เอาเสียงเพลงสายหงส์อะไรโอกาสสุดเลยจะหง
วาดาวิรมิติกาปะทันตมาริยามิ
သုရာမေရယမိစ္ဆပမာဒဌာနာဝရမိတ္တကဗဒံတမာရိယာမိသုရာမေရယမိစ္ဆပမာဒဌာနာဝရမိတ္တကဗဒံတမာရိယာမိဒိဋ္ဌနေနသာမိစ္ဆဒီလံဓမ္မတတိယကတဝါပမာဒေနသမ္ပါဒိဌာဒီကောင်နဲ့ဒီတစ်ခါပဲမြင်လို့ရမလို့အင်တာဝန်ကပါလေဒီလောက်များများတနေရာမှာရှိလို့ဆိုတော့မလဲဘူဒီနေ့ဒကာသမားတွေကိုအင်မတန်ရိုးရိုးအကြောင်းအရာလေးတစ်ခုပြောပြမလို့အားလုံးလည်းတိတိသားဖြစ်တဲ့အကြောင်းအရာပါပဲဒါပေမဲ့တိတိသားဆိုပေမဲ့ဘုရားဟောတဲ့တရားတော်တွေကဘယ်တော့မှယူသွားရလို့မရှိဘူးနော်အဲဒီဘုရားဟောတဲ့တရားတော်တွေယူသွားရလို့မရှိဘူးဆိုတာကိုဘုရားဟောပါဠိတော်တွေရပဲအထောက်ထားအကြောင်းအရာလေးတစ်ခုပြောပြခြင်းသေးတယ်နော်မြတ်စွာဘုရားပတ်တော်ထင်ရှားရှိခြင်းတုန်းကအနန္တကမထေရဆိုတာတရားဟောဉာဏ်တော်နဲ့မထေရတပါးရှိပါတယ်နော်အဲ့ဒီအနန္တကမထေရတရားဟောနေတော့မူတဲ့ချိန်မှာမြတ်စွာဘုရားကလည်းအဲ့ဒီမနီမွေးမှာတနေရာမှာမတရားပြီးတော့တရားနာတယ်တဲ့နော်မြတ်စွာဘုရားအောက်မှာတော့ထိုင်တော့မနာဘူးနော်အဲ့တော့ဟောတဲ့ပုဂ္ဂိုလ်ကမြတ်စွာဘုရားရဲ့တတိပြည့်ပြီးတော့မြင့်တဲ့နေရာမှာထိုင်ပြီးတော့တရားဟောနေတာဆိုတော့မြတ်စွာဘုရားကသဘဝေးတနေရာနေမတ်တရပြီးတော့တရားနာတယ်။အဲ့တော့အနန္တကမထေရလည်းတရားဟောမှန်ကောင်းလို့တရားဟောတာလည်းနည်းနည်းရှိတော့သူတရားဟောတာရှိတဲ့ကြောင့်မြတ်စွာဘုရားရတ်တော်မူပြီးတော့တရားနာနေရတာပင်မမှာပဲဆိုတော့တော်ကျင်နေပြီ။တော်ကျင်နေတော့မြတ်စွာဘုရားတရားကိုဒီလောက်နဲ့ပဲဟိုရပ်ဖို့တော်ဖို့ခွင့်ပြုပါလို့ပြောတော့မြတ်စွာဘုရားဟောပါအောင်နဲ့ဟောပါအောင်ဆိုနန္ဒကမထေရဟောတယ်နော်တော်ကြတော့မြတ်စွာဘုရားတော့ရတ်တော်မူပြီးတော့တရားနာနေရတာတော်ကြလို့သင်္မန်းနေမှာပါပဲတော်မှကောင်းမှာပါပဲဒီကတည်းကတော်ဖို့ပဲခွင့်တောင်းတော့တခါမြတ်စွာဘုရားဟောပါအောင်နဲ့နော်အဲ့လိုသုံးငါလျှောက်မှာပဲမြတ်စွာဘုရားနန္ဒကတဲ့သင်အာယုကပါလုံးဟောမယ်ဆိုရင်ငါဖះလည်းအာယုကပါလုံးနားလည်ပါတယ်တဲ့နော်အဲ့ဒီအကြောင်းအရာလေးကိုကိုင်းကသာသမန်ဖတ်တော့စိတ်ထမှတမျိုးနဲ့အံ့ဩတယ်ပြီးတော့အင်တန်လေးလေးနဲ့စဉ်းစားကြရတခုလည်းရတယ်မြတ်စွာဘုရားကိုလည်းပဲအင်တန်ကြည်လို့ရတယ်နော်မြတ်စွာဘုရားကဒီတရားတော်တွေကိုသတိဉာဏ်ဉာဏ်တော်နဲ့ကိုယ်တိုင်သိပြီးမှပြန်ဟောတာနော်မြတ်စွာဘုရားဟောတော်မူလို့ပဲမြတ်စွာဘုရားရဲ့တတိတာဘကတွေနော်နန္ဒကမထေရအပါဝင်တတိတာဘကတွေကနာခွင့်ရလို့အထုတ်ပြီးတော့ကိုယ်ပိုင်ဉာဏ်နဲ့သိသွားကြတယ်နော်သိသွားပြီးမှပြန်ဟောတော်မူတာကိုမြတ်စွာဘုရားကိုယ်တိုင်ကအဲ့ဒါကိုပြန်နာတာနားရလို့အားရလို့မရှိဘူးတော့နော်အဲ့တော့နန္ဒကမထေရဟောတဲ့တရားတွေမှာမြတ်စွာဘုရားမတိတိတာများပါနိုင်မလားပါနိုင်သလားပါနိုင်ဘူးနော်မြတ်စွာဘုရားမှာမသိသေးတဲ့တရားရဲ့လို့မရှိဘူးเนาะအားလုံးက
တပင်ကြညာတော့နဲ့အတိတိသာတရားတွေကြီးပဲသို့တော်လည်းပဲတဘာဝမှန်ကန်တဲ့အကြောင်းကျိုးတရားတွေကိုဘယ်သူကဟောဟောဘလောက်ပဲတိတိသာဖြစ်နေဖြစ်နေနော်တရားရဲ့အနှစ်သာရကိုသိတော်မူတဲ့မြတ်စွာဘုရားတရားနာတာအားရလို့မရှိဘူးတဲ့အဲတော့ဘုန်းကြီးတို့လည်းလိုပဲတရားဝါနာပါကစကလေးကဘုရားဟောပါဠိတော်စာပေတွေကိုအဲ့ဒီတုန်းကတော့အငယ်တုန်းကမြန်မာပြန်အင်္ဂလိပ်ပြန်အဲ့လိုဘာသာပြန်တွေကနေစားတော့ဖတ်ပါတယ်နော်အဲ့ဒီဥပမာတွေကလည်းပဲတရားတော်တွေရဲ့အဋ္ဌကလေးနဲ့ပုံကိုအဲ့ဒီတုန်းကအသက်ရွယ်နဲ့တန်တလောက်နားလဲတင်းတလောက်တော့နားလဲပါတယ်နော်အဲ့မြတ်စွာဘုရားရဲ့တရားတော်ဟာသမုဒ္ဒယာနဲ့တူတယ်တဲ့သမုဒ္ဒယာကန်းစပ်မှာတင်းတင်းလေးပဲနော်အဲ့တော့ကိုယ်တိုင်းခင်တိုင်းလို့ရတယ်ကိုယ်တိုင်းတာနဲ့ကိုဒါမှတဖြည်းဖြည်းနဲ့သွားလို့ရှိရင်ကြလေနဲ့လေဖြစ်သွားပြီးတော့နောက်ဆုံးတိုင်းလို့မရတော့တဲ့အဆင့်ထိအောင်ရောက်သွားတယ်ပေါ့နော်အဲ့လိုပဲငငယ်တုန်းကတရားတော်တွေကိုဖတ်ခဲ့ရတုန်းကကိုညာလေးနဲ့ကိုတွေးနေတဲ့လောက်တွေးပြီးတော့နားလည်တင်းတဲ့လောက်တော့နားလည်ခဲ့ပါတယ်အဲ့ဒီတုန်းကအဲ့ဒီညာနဲ့ပြီးတော့နားလည်တဲ့လောက်နဲ့ပဲတော်တော်လေးအကျိုးများခဲ့ပါတယ်နော်ဒါကတဖြည်းဖြည်းအခုအသက်ကြီးလာတော့ဒီတရားတော်တွေကိုပြန်ပြီးတော့ဖတ်ရှုပြီးတော့နှလုံးသွင်းဆင်ခြင်တဲ့ဆောင်မှာအရင်တော့ကနားလဲတာနဲ့အခုနားလဲတာမတူတော့ဘူးဒီတရားတော့ဒီတရားပဲနော်ဒါမှနားလဲပုံကြီးမတူတော့ဘူးလားသိရတယ်ဒါကြောင့်ဘုန်းကြီးကတခါတလေသိကြည့်တယ်အဓိပ္ပာယ်ဆိုတာဘယ်မှာရှိတာလဲတကယ်လုံးတည်းမှာပဲလားလို့မဟုတ်သေးဘူးနော်အဲဒါတော့အဓိပ္ပာယ်ဆိုတာတကယ်လုံးဆိုတာကတော့အဓိပ္ပာယ်ကိုပေါ်ဖို့အတွက်တဏ္ဏလောက်အကျဉ်းအဖြစ်သုံးရတဲ့ tools တစ်မျိုးဖြစ်တယ်နော်တဏ္ဏကရိယာပစ္စည်းတစ်မျိုးဖြစ်ပါတယ်တကယ်အဓိပ္ပာယ်ကိုနားလည်တာကြတော့ကိုယ်ဉာဏ်နဲ့ကိုယ်သဘောပေါက်မှပဲနားလည်တာပါနော်အဲ့တော့ကိုယ့်ရဲ့အသိဉာဏ်ကအသက်ကြီးလာတဲ့နေ့မှနည်းနည်းတော့ငငယ်တော့နဲ့စားလိုက်တော့ပို့ပြီးတော့လင်းကျက်လာပြီဘဟုတ္တပူကျွဲလာပြီနော်ပြီးတော့လဲဒီဘုရားဟောတဲ့တရားတော်တွေကိုတဏ္ဏလောက်စူးစမ်းပြီးတော့အားထုတ်သင်ကြံပွားများကြည့်တဲ့ဆောင်မှာသူဟာကိုကိုယ်ပိုင်ဉာဏ်နဲ့လည်းပဲနည်းနည်းပါးပါးပူသိလာပါတယ်နော်အဲ့တော့ဘုရားဟောတဲ့တရားတွေမှာအတိဉာဏ်ဖြစ်ပုံကိုအစဉ်အဆက်ဟောထားတာရှိတယ်နော်အဲ့တော့ပထမဆုံးအစဉ်ကတရားနာရတာပဲနော်အဲ့တော့တရားနာတာဖြစ်ဖြစ်အခုဖြစ်တော့သာဝတိအံတန်ပေါ်များတဲ့ဖြစ်ဆိုတော့သာဝဖတ်ရတာလည်းပဲပါတာပါပဲနော်ဖြေရလက်ဖြစ်တော့ကတော့သာဝတိခုဖြစ်တော့မပေါ်ပါဘူးအဲ့တော့ဟောမဲ့သူရှိမှပဲနားခွင့်ရပါလေဘာမှသူမရှိရင်တရားနာခင်မရဘူး။စာလည်းမဖတ်တတ်ကြဘူး။စာအုပ်လည်းသိမရှိပါဘူး။နော်။စာပေအရေးသားတော့နည်းနည်းပါးပါးတော့ရှိနေပါပြီ။သို့တော့စာအုပ်ဖြစ်အောင်များများရေးတဲ့ဟိုခေတ်အခါကိုမရောက်သေးလို့ပါနော်။အဲ့တော့အဲ့လိုနားရတာဖတ်ရတာကိုအဲ့လိုနားပြီးတော့ဖတ်ပြီးတော့အထက်တယောက်အဓိပ္ပာယ်ကိုသဘောပေါက်တာကိုသုတမယဉာဏ်လို့ခေါ်ပါတယ်နော်။ပြီးတော့ဒီနာထပြီးသားတရားကိုပဲအဖမ်းမှန်တလဲလဲပြန်ပြီးတော့နှလုံးသွင်းစဉ်းကျင်တဲ့အခါမှာတဖြည်းဖြည်းငါငါစားလည်းမတူဘူးပို့ပြီးတော့နည်းနည်းနည်းနည်းသဘောပေါက်လာပါတယ်နော်အဲ့လိုသဘောပေါက်လာတာကိုပဲစိန်သာမယဉဏ်လို့ဆိုပါတော့နော်ဒီအပြင်ဒီဘုရားဟောတဲ့တရားတော်တွေဆိုတာကနားရုံစဉ်းစားတွေးခေါ်ရုံတော့တင်မဟုတ်သေးဘူးကိုယ်တိုင်ကျင့်သုံးပွားများအထောက်ရတဲ့တရားလည်းဖြစ်ပါတယ်နော်အဲ့တော့ဘယ်လိုတရားမျိုးပဲဖြစ်ဖြစ်ကိုယ်တိုင်မကျင့်သုံးပဲနဲ့သူ့ရဲ့အဓိပ္ပာယ်ကိုတကယ်ပြည့်ပြည့်ဝဝနားတယ်ဟုတ်သဘောပေါက်ဖို့ဆိုတာမလွယ်ပါဘူးနော်ဥပမာတိလဆိုပါတော့နော်တိလကိုကိုယ်တိုင်မဆောင်သေးပဲနဲ့မထင်းသိမ်းပဲနဲ့တိလရဲ့အကျိုးတိလရဲ့နည်းနည်းပုံသဘောပေါက်နိုင်ဘူးနော်ထို့သူပဲဘုန်းကြီးတို့ခန့်ငယ်တုန်းကဒီစာပေထဲမှာဟိုဒုတိယ33ပါးဆိုတာတွေဖတ်ဖူးပါတယ်နော်ဖတ်ဖူးတော့ဉာဏ်ပြည့်မယ်လို့သိကူးတဲ့ခါကျတော့အဲ့ဒါလိုလူတင်ဆောက်တည်လို့ဖြစ်နိုင်တဲ့ကြောင်းလိုနေရာတော့စုံစမ်းပြီးတော့တွားပြီးတော့သတ်ဆောက်တည်ကြည့်ပါလေနော်အဲ့လိုကျင့်သုံးဆောက်တည်ကြည့်တဲ့အခါကျမှပဲဒီလိုလူတင်ဆောက်တည်ရတဲ့အကျိုးကိုပို့ပြောသိလာတယ်နော်အဲ့တော့ဘယ်အလုပ်ဖြစ်ဖြစ်ကြားပူးယုံစဉ်းစားယုံနဲ့တကယ်အပြည့်အစုံနဲ့နဲ့မသိနိုင်ဘူးကိုယ်တိုင်ရည်ရှည်လှုပ်ကြည့်တဲ့အခါကျမှပဲအဲ့ဒီအလုတ်ရဲ့အကျိုးနည်းနည်းနည်းသိနိုင်တယ်အဲ့ဒီအလုတ်ရဲ့ခက်ခဲပုံနဲ့နည်းပုံတင်မွေးပုံပို့ပြီးတော့နည်းနည်းနည်းသိနိုင်ပါတယ်နော်ပြီးတော့အဲ့လိုလှုပ်ကြည့်တဲ့ခါကျမှပဲ กูลุ้มแม่อลุ้มเนี่ยตะคาตะลีเบลุอเช็คเคี้ยนๆตีอ่ะเลยสร้าก็เลยกูตีอ่ะบาเลยเนาะกูมาตีละโหส่งทิ้งมั้ยส่วนกูแบบตะคาลีตีละส่งทิ้งอ่ะล่ะบะลอกเช็ดตะเล้สร้าตะโบปอกล่ะเนาะตะชู่ไอ้เฉิงนี้ดิมาตลอดกูอแจ๊ะเด้ตีอ่ะแต่คานี้สิไอ้ลูกคํามาใต้ขึ้นมาอายยงกันอ่ะเนาะเบี้ยหูอุซาไปไล่มาเลยเนเนปะปะชั่วๆปะปอลีลุกไล่อย่างก้าวมะล่ะตื้อดับไปเลยเนาะไอ้หลูใต้ขึ้นมาปริปักขะผิดตาเลนี่โหเวสร้างกี่ยิงกันนี่เวใสยะตะบาวะโหละปูปิ๊ดตีหลานมาเลยเออเนี่ยสอพระฮ้อเดเตียรอมานะเมียหาตะคู่ไม่จังอาล้องหาละติจินตัวมาเตียรีดีเวဖြစ်ပါတယ်เนาะเออทีนี้ปูนี้ပြောกินเนี่ยจองหาก็คณะๆเลยပြောเก็บไปบิเออเงินๆเล็กก็อิมตันหนึดแตกแก่เดอิมตันตบอจาแก่เดအခြေခံနဲ့အမှန်ကြတဲ့တရားဖြစ်ပါတယ်နော်ဘယ်လောက်ဒီအောင်အခြေခံကြသလဲဆိုရင်ဥပမာပြောရရင်ဗမာပြည်မှာကလေးငယ်တွေကိုဘုန်းကြီးကျောင်းပို့ကြတယ်နော်စိတ်ကိကဘုန်းကြီးကျောင်းပညာရေးပဲရှိတာကိုပို့တော့ပထမဦးဆုံးဗာတင်ရတယ်တင်ဘုန်းကြီးတင်ရတယ်နော်စိတ်ကိကပညာရေးတင်ပြီးပို့တင်ဘုန်းကြီးကုံသွားပြီးရင်ဗာတင်ရတယ်ဘဟုတန်ရှိလို့ဆိုတော့သိမှာပါတင်မိုးကြီးကုံပြီးရင်ကြေကြေလေးပြောရင်ကောင်းလို့မင်္ဂလာသုတ်တင်ရပါတယ်နော်အဲ့တော့ခင်ဗျားကြီးသလုံးပေါင်းပေါင်းတက်တဲ့အချိန်နော်တင်မိုးကြီးလည်းကုံရောဘာဝစားတင်ရလဲဆိုတော့မင်္ဂလာသုတ်တင်ရတယ်နော်အဲ့ဒါကိုကြည့်ရင်ပဲဘုန်းကြီးတို့မြမဒီမှာဘုန်းကြီးကျောင်းပညာရေးမှာနော်အထူးသဖြင့်ဟိုဘုန်းကြီးကျောင်းသားဘဝနဲ့ကိုရင်ဖြစ်ကိုရင်ကနေဟန်ဖြစ်ဖို့အတွက်ပညာရေးမှာမင်္ဂလာတုတ်တာဘယ်တော့အရေးကြီးလဲဆိုတာသင်ကြားပါတယ်နော်အဲ့တော့ဘုန်းကြီးတို့လည်းခိုင်နေကအဲ့ဒီ16ငါးနဲ့ရွယ်လောက်ကလေးကဘုရားဘာသာတရားဖရာဟောတဲ့တရားတော်ကိုစိတ်ပါဝင်စားလာတဲ့ခါမှာစာပေတွေရှားပြီးတော့ဖတ်တော့ဒီမင်္ဂလာတရားတော်နဲ့ပတ်သက်တဲ့စာအုပ်တွေဖတ်ဖြစ်ပါတယ်နော်အခုလည်းပဲနောက်ထပ်ပညာရှင်တော်တော်များကမင်္ဂလာတရားတော်နဲ့ပတ်သက်တာကိုထပ်ပြီးတော့ရေးကြတော့မှရှိသေးတယ်နော်အဲဆရာကြီးဥဒုခဤထားလည်းရှိတယ်နော်မင်္ဂလာတရားတော်ဆိုတာ။အဲ့တော့ဒီတရားတော်ဟာအမတန်နဲ့နဲ့တင်မွေးပါတယ်။ဒီတော့ဒီတရားတော်ရဲ့ထူးခြားချက်တစ်ခုကသူကလောကီအဓိပ္ပာယ်လည်းပါလေတယ်။လောကုတ္တရာအဓိပ္ပာယ်လည်းပါလေ။သူလောကီအတွက်ကောလောကုတ္တရာအတွက်ကောအမတန်ပြည့်စုံတဲ့တရားတော်လို့ဆိုနိုင်ပါတယ်နော်။အဲ့တော့ဘုန်းကြီးကလည်းငယ်လေးကဒီတရားတော်ကိုဘုရားဘာသာတရားမှာအမတန်အခြေခံကြပြီးတော့နည်းနည်းပြီးတော့လောကီရောလောကုတ္တရာရောလူမှုရေးရောဘာရောအကုန်လုံးပြည့်စုံအောင်ပါနေတဲ့တရားတော်ဆိုပြီးတော့ဟိုအထူးပဲအချိန်သေးပြီးတော့တေချာလေးလာပါတယ်စဉ်းစားပါတယ်နော်အဲ့တော့ဒီတရားတော်ကိုပဲဘုန်းကြီးအမေရိကန်နိုင်ငံရောက်တုန်းကအမေရိကန်နိုင်ငံမှာဗုဒ္ဓဘာသာရက်နဲ့ဟိုပါရဂူဘွဲ့ယူမဲ့ကျောင်းသားတွေရှိတယ်ပီစီဘွဲ့ယူမဲ့ကျောင်းသားတွေရှိတယ်သူတို့က Buddhist Ethics ဆိုပြီးတော့စာတမ်းရေးပါတယ်နော်အဲ့တော့ ethics ဆိုတာကိုဘာလို့ဘယ်လိုခေါ်မလဲ။ကိုကျင့်တရားနော်။အဲအဲ့တော့ Buddhist ethics ဆိုတော့ဗုဒ္ဓဘာသာကိုကျင့်တရား။အဲ့ဒီဗုဒ္ဓဘာသာကိုကျင့်တရားဆိုတဲ့ခေါင်းစဉ်နဲ့စာတမ်းပြည့်စုံခြင်းတဲ့ကျောင်းသားတွေလည်းရှိနေတော့သူတို့ကဘုန်းကြီးတို့စီလာပြီးတော့မသိတာရှိရင်မေးကြတယ်စဉ်းစားကြတယ်။စဉ်းစားတော့ဘုန်းကြီးတို့ကလည်းဒီကိုကျင့်တရားနဲ့ပတ်သက်ပြီးတော့မြတ်စွာဘုရားဟောခဲ့တဲ့တရားတော်တွေထဲကတင့်တော်တဲ့ကိုယ်လည်းလမ်းမိတဲ့အကြောင်းအရာတွေကိုစူးစီးပြီးတော့သူတို့ကိုအပတ်စဉ်ဆွေးနွေးရပါတယ်နော်သူတို့ကလည်းရေရှည်လေ့လာနေတဲ့ပုံစံတွေဖြစ်တယ်ပြီးတော့စာတမ်းပြည့်စုံရတယ်ဆိုတော့လည်းပဲအနည်းဆုံးတော့လိမ့်ငါ6လလောက်ကြာတာဆိုတော့မကြာမကြာအကြောင်းကိုလာပြီးတော့ဆွေးနွေးကြတယ်ဆွေးနွေးတော့ဘုန်းကြီးကလည်း Buddhist ethic ကိုလေ့လာမယ်ဆိုရင်တော့မင်္ဂလာတရားတော်ကိုခြံထားလို့မဖြစ်ပါဘူးလို့ဒါဟာဘုရားဘာသာများကျင့်သုံးရမယ်ကိုကျင့်တရားတွေမှာထိတ်ဆုံးကနေပါနေတဲ့တရားတော်တွေဖြစ်ပါလေလို့ဆိုတော့ဒီတက်မှာဒါနလည်းပါတယ်သီလလည်းပါတယ်နော်ဘာဝနာလည်းပါတယ်နောက်ဆုံးနိဗ္ဗာန်ရောက်တဲ့အထိအောင်ပါတယ်နော်ဒါကြောင့်ဒါကိုအဓိကထားပြီးတော့လေ့လာသင့်တယ်ဆိုပြီးတော့ပြောပြပြီးတော့သူတို့နဲ့ဆွေးနွေးပါတယ်နော်ဆွေးနွေးတော့သူတို့အင်တန်စိတ်ဝင်စားတာကိုတွေ့ရတယ်သူတို့နဲ့ဆွေးနွေးနေတဲ့မှာပဲဘုန်းကြီးလည်းပြောရင်းပြောရင်းနဲ့အရင်ကကိုကိုတိုင်တောင်းမှမတွေးမိတဲ့တချို့အချက်လက်တွေကိုတွေးမိသွားပြီးတော့သူတို့ပြောပြသွားတယ်နော်ပြောပြတော့ သူတို့စင်းနေနဲ့အဲဒီတုန်းကအင်္ဂလိပ်လိုအတန်တွင်းထားတာအဲဒီမင်္ဂလာတရားတော်ဟာအတန်တွင်းပြီးတော့မှအခွေပေါင်းဘယ်လောက်ရှိလဲလို့ရည်တွက်ပြီးတော့36ခွေဖြစ်နေတယ်နော်မင်္ဂလာတရားတော်တပုတ်သေးကိုအေးအေးဆေးဆေးစင်းနေလိုက်တဲ့အခါမှာဘယ်လောက်ထိအောင်ကျယ်သွားလဲဆိုတော့အခွေပေါင်း36ခွေဖြစ်သွားတယ်ဒါတော့မှဘုန်းကြီးတို့ညာနဲ့အဲ့လောက်ပဲရှိလို့ပါနော်ဒီထက်ညာကြီးရင်ဒီထက်ပို့ပြီးတော့ကျေသွားနိုင်တယ်เนาะအဲဒါကြောင့်ဒီပါဠိတော်ထဲမှာဟောထားတဲ့မင်္ဂလာတရားတော်ဟာတကယ်တော့အတင်းပဲဟောထားတာဖြစ်ပါလေဟုတ်အကျေဆိုရင်အင်္ဂံအတိတ်ပင်ကျေပြန့်နည်းနည်းပါလေဒီတရားတော်ဖြစ်ဖြစ်ဥပမာဆိုပါတော့ဓမ္မစကြာတရားတော်ဆိုရင်မြတ်စွာဘုရားဟောတော့ကဘုန်းကြီးတို့မှတ်သားပြီးလောက်စာပေထဲမှာတွေ့ရတာ၅ရက်ကြာတယ်တဲ့ဟုတ်အခုပါဠိတော်ထဲမှာရှိနေတဲ့အတိုင်းဆိုရင်ရွတ်လိုက်ရင်ဘယ်နှမိနစ်နဲ့ပြီးလဲဒီတော့မှဓမ္မစကြာအတင်းရွတ်တဲ့တွေရှိပါတယ်ဘယ်နှမိနစ်လောက်ကြာလဲမိနစ်30ဟုတ်လားနော်အခုရွတ်မိနစ်30ပဲကြာတယ်နော်မြတ်စွာဘုရားဟောတော့ငါးရက်ကြာတယ်ဟုတ်အဲ့ဒီသင်္ဆာဝကီ၅ဦးကဥမာ2ပါးကသုံးခံသွားရင်ကျန်တဲ့3ပါးကမသွားဘူးတရားထုတ်နေရလာတဲ့ဆုံးကိုမျှပြီးဖုံးပေး။အခါ၃ပါးကဆွမ်းခံသွား။ရလာတဲ့ဆုံးကို၅ပါးမျှပြီးဖုံးပေး။အဲ့ဒါလိုဖုံးမျှပြီးဖုံးပေးပြီးတော့၅ရက်လုံးတရားလဲအထုတ်တရားလဲနာတာနော်။အဲ့ဒါ၅ရက်ကြာတယ်တဲ့နော်။အဲ့ဒါလိုပဲတခြားတခြားတရားတော်တွေကလည်းပဲအားလုံးကပါဠိတော်တော်မှာရှိနေတာကအချင်းချင်းပြီးတော့မှတ်တမ်းအနေနဲ့ထားခဲ့တာတွေဖြစ်ပါတယ်။တကယ်ဟောတော့ကအမှန်ကျဲပါတယ်နော်။အခုမင်္ဂလာတုတ်ကူလည်းပဲဒီလိုပဲအတိတ်တည်းအကျယ်ကိုစဉ်းစားကြပါဦးနော်ဘုန်းကြီးကစဉ်းစားဟန်တဝါနာပါတယ်နော်တော့တခါတခါမှလူလည်းပဲစဉ်းစားသိကြတယ်စဉ်းစားတယ်ဆိုတာလူသားရဲ့အင်မတန်ထူးခြားတဲ့အဆင့်မြင့်တဲ့အရေးအချင်းတစ်မျိုးဖြစ်ပါတယ်တလိဆန်ကြီးကမစဉ်းစားနိုင်ပါဘူးနော်ဆိုတော့ကိုယ့်ရဲ့စဉ်းစားနိုင်တဲ့အရေးအချင်းကိုပို့ပြီးတော့ထည့်မြက်လာအောင်အလေးချင်းလုပ်ပေးဖို့အများကြီးလိုတယ်ကြောင့်ငငယ်လေးတွေကစဉ်းစားတတ်တဲ့အလေးကျင့်လေးရှိအောင်လူငယ်တွေကိုတိတ်စဉ်းစားကြခြင်းပါလေ။နော်။ဘုန်းကြီးတို့ကိုယ်တိုင်တဲ့ငငယ်တွေကစဉ်းစားတာတဝါနာပါတယ်။အမင်းများအမှန်ထူတယ်။ဟိုဘက်ကလှည့်ပြီးဒီဘက်ကလှည့်ပြီးဟိုဘက်ကလှည့်သောဒကတက်လိုက်ဒီဘက်ကနေထည့်သောဒကတက်လိုက်နေနော်။မိကုန်းဒီအမျိုးမျိုးထုတ်တယ်။အဲ့လိုအမျိုးမျိုးလှည့်ပြီးတော့တွေးရတာသောဒကတက်ရတာအတော်အရသာရှိပါတယ်။နော်။တန်ဖိုးလည်းမတန်ရှိတယ်။ဒါကြောင့်အခုမင်္ဂလာတရားတော်ကိုစဉ်းစားကြမယ်ဆိုရင်ပထမဆုံးဘယ်ကနေစဉ်းစားမလဲဆိုတော့မင်္ဂလာဆိုတာဘာလဲဆိုတာနဲ့စပြီးစဉ်းစားတာမင်္ဂလာဆိုတာဘာလဲဘယ်လိုဖြေမလဲမင်္ဂလာဆိုတာပါဠိစကားပါနော်ဗမာစကားမဟုတ်ပါဘူးမင်္ဂလာဆိုတာဘာလဲဆိုရင်အချင်းချင်းအချင်းတော့မင်္ဂလာတုဒ္ဓမှာရှိတဲ့အတိတ်တွေကိုခြုံပြီးတော့အတိတ်တွေကောက်လိုက်ရင်တော့ကောင်းတာတွေအားလုံးဟာမင်္ဂလာလို့ပြောလို့ရပါတယ်နော်။ဟောဆိုတော့မင်္ဂလာတုထမကြီးဒါနင်စဓမ္မစရိယာဆိုတော့ဒါနဆိုလည်းမင်္ဂလာပဲနော်။အာတိဝိတိပါပါဆိုတာဒါတိလကိုပြောတာနော်။တိလဟာလည်းပဲမင်္ဂလာပဲနော်။အဲမာတာပိတုဥပဌာဏဆိုရင်ရောအမိဖကိုပြည့်စုံတယ်ထောက်ပံ့တယ်လှုပ်ကြွေးတယ်ဆိုတာဒါလည်းကောင်းမှုကုသိုလ်ပဲနော်။ဒါလည်းမင်္ဂလာပဲနော်။တခြားတခြားလည်းအများကြီးပါနေတယ်နော်။ဥပမာပတိရူပဒေတာဝါဒောသဆိုတာလည်းမင်္ဂလာပဲနော်။တင့်တင့်မြောက်ပတ်တဲ့အရတ္တမှာနေထိုင်ရခြင်းဒီမင်္ဂလာတဲ့ဒီလိုသုံးထားတယ်နော်အဲ့တော့ဒီမင်္ဂလာဆိုတဲ့ပါဠိစကားလုံးကိုမသုံးဘဲနဲ့ဗမာစကားနဲ့ရိုးရိုးအတိပယ်ကောက်ရင်ဘယ်လိုအတိပယ်မျိုးထွက်မလဲနော်အဲ့တော့အတိပယ်ကိုတခြားရှာကြည့်တော့အင်မတန်လက်တွေ့ကြတဲ့အင်မတန်နှစ်သက်စရာကောင်းတဲ့အတိပယ်ကိုတော့တွေ့ပါတယ်နော်အဲ့ဒီအတိပယ်ကဘာလဲဆိုတော့အဋ္ဌိကာရဏဝဋ္ဌိကာရဏသဗ္ဗတံပတိကာရဏအဲ့လိုအဋ္ဌိတွေပြည့်ပါဠိလိုနော်ကြီးပွားစေတဲ့တိုးတက်စေတဲ့ပြည့်စုံစေတဲ့အရာတဲ့နော်ကြီးပွားကြောင်တိုးတက်ကြောင်ပြည့်စုံကြောင်တဲ့အဲကြောင့်တင့်တင့်လျောက်ပတ်တဲ့အရာတွေတမှာနေပို့ပြတော့မကြီးပွားဘူးလားကြီးပွားတယ်နော်ပို့ပြတော့တိုးတက်တယ်နော်ဥမာပညာရေးအတွက်အရှင်ပြေတဲ့နေရာကျမ်းမာရေးအတွက်အရှင်ပြေတဲ့နေရာအလုတ်ကံအရှင်ပြေတဲ့နေရာကုသိုလ်ရေးမှာအရှင်ပြေတဲ့နေရာအဲ့လိုနေရာမှာနေမစင်ပညာရေးဘက်ကလည်းတိုးတက်မယ်ကျောင်းဝင်ဘက်ကလည်းတိုးတက်မယ်နော်အဲကုသိုလ်ရေးဘက်ကလည်းတိုးတက်မယ်စီးပွားရေးဘက်ကလည်းတိုးတက်မယ်နော်အဲ့တော့တိုးတက်ကြောင်ကြီးပွားကြောင်အောင်မြင်ကြောင်ပြည့်စုံကြောင်ကိုမင်္ဂလာလို့ခေါ်တယ်နော်ဒါကြောင့် တိုးတက်တဲ့ကြီးပွားတဲ့အောင်မြင်တဲ့ကြီးစုံတဲ့ဆိုတာကိုစဉ်းစားတဲ့အခါမှာတစ်ခုကောင်းစဉ်းစားလို့မရဘူးနော်ကြီးပွားရေးတစ်ခုတည်းကောင်းရုံနဲ့အောင်မြင်တယ်လို့ပြောလို့မရဘူးကြီးပွားရေးတော့ကောင်းတော့ကြမ်းမရေးမကောင်းဘူးဆိုဘယ်နဲ့နေမလဲမအောင်မြင်ဘူးနော်အဲ့ဒါလိုပဲကြီးပွားရေးတော့ကောင်းတယ်ကုသရေးဘက်ကအကျိုးမရှိဘူးမတိုးတက်ဘူးဆိုရင်ကောဒါလည်းမအောင်မြင်ဘူးလို့ဆိုရမှာပဲနော်ဒါကြောင့်အောင်မြင်တယ်ဆိုတဲ့ဘဝကိုစဉ်းစားတဲ့အခါမှာအချက်လက်တွေအများကြီးထည့်စဉ်းစားဖို့လိုတယ်နော်အဲစီးပွားရေးတို့ပညာရေးတို့ဆိုတော့ကောင်းပါတယ်ဒါပေမဲ့မိဘနဲ့အဆင်မပြေဘူးဆိုရင်ရောဒါလည်းအောင်မြင်တယ်လို့ပြောလို့မရအောင်နော်မင်းဆိုမတ္တပိတုဥပဋ္ဌာဏံဆိုတာမှာမိဘကိုပတ်စံပေးရုံနေမဟုတ်ဘူးမိဘနဲ့ချစ်ချင်းချင်းချင်းရင်းနေနေပုံမှန်နေနေပြောဆိုဆက်ဆံဖို့ဆိုတာပါသေးတယ်နော်အဲမိဘရဲ့အဆုံးအမဩဝါဒတွေကိုနာခံဖို့မှတ်သားဖို့ဆိုတဲ့သဘောတွေလည်းပဲပါနေပါတယ်နော်မိဘကိုပတ်စံတော့ပေးတယ်ဒါပေမဲ့မိဘရဲ့အဆုံးအမကိုမနာခံဘူးဆိုရင်မိဘစိတ်ချမ်းသာပါမလားမချမ်းသာဘူးနော်အဲ့လို့ဆိုရင်မာတာပိတုဥပဌာဏဆိုတဲ့မင်္ဂလာကျောင်းနဲ့တကယ်မပြည့်စုံသေးဘူးလို့ဆိုရမှာပဲနော်အဲ့တော့အောင်မြင်တဲ့ကြီးပွားတယ်ဆိုတော့ねပတ်သက်ပြီးစဉ်းစားလိုက်ခါမှာတော်တော်ကို down sit အောင်စဉ်းစားဖို့လိုမယ်နော်အဲ့တော့ကို့ဘုရားဘလို့အောင်မြင်လေကြီးပွားတယ်လဲဆိုတာကိုတကယ်တိတိကျကျစက်တန်းထုတ်ပြခြင်းလေဆိုရင်မင်္ဂလာတရားတော်တွေကတစ်ချက်ချင်းတစ်ချက်ချင်းနဲ့အကုန်လုံးတိုက်ကြည့်လိုက်ပါဘယ်နှချက်လောက်ကိုက်ညီတယ်လဲနော်မင်္ဂလာတရားတော်တွေကအချက်လက်တွေနဲ့များများကိုက်ညီတယ်ဆိုရင်ကို့ဘုရားများများအောင်မြင်တယ်လို့ပြောလို့ရမယ်အလုံးကိုက်ညီတယ်ဆိုရင်တော့အောင်မြင်ဆုံးဖြစ်သွားပြီလို့ဆိုရမှာနော်အဲ့တော့ဒီမင်္ဂလာတရားတော်ဆိုတာအောင်မြင်ဖို့ရအကြောင်းတိုးတက်ဖို့ရအကြောင်းကြီးပွားဖို့ရအကြောင်းပြည့်စုံဖို့ရအကြောင်းအကြောင်းအောင်မြင်ခြင်းတဲ့လူတွေတိုးတက်ခြင်းတဲ့လူတွေကြီးပွားခြင်းတဲ့လူတွေကိုယ့်ဘဝမှာပြည့်စုံခြင်းလေဆိုတဲ့အဖြစ်မျိုးကိုရကျင်တဲ့လူတွေဟာဒီထဲမှာမင်္ဂလာတရားဥစ္စာမှာဖျားဟောထားတဲ့အချက်လက်တွေကိုတစ်ခုမှမကြအောင်တိကျလေးလေးနဲ့စဉ်းစားပြီးတော့အထိုက်လျောက်အတတ်နိုင်ဆုံးကိုအစွမ်းရှိတဲ့လောက်ပြည့်စုံအောင်ကျင့်သုံးဖို့လိုတယ်နော်သူကကျင့်သုံးမှပဲပြည့်စုံမှာနော်မကျင့်သုံးမှလည်းမပြည့်စုံနိုင်ဘူးနော်ဒါကြောင့်အခုပြိတ္တဒကာဒကမတွေကိုအောင်မြင်ကျင်လားကြီးပွားကျင်လားပြည့်စုံကျင်လားလို့မေးရင်ဘယ်လိုဖြေကြအောင်လဲအောင်မြင်ရင်လည်းလို့ပဲဖြေကြမှာပဲမအောင်မြင်မှာဘူးလို့ဖြေမဲ့သူတယောက်မှမရှိဘူးနော်ဘုန်းကြီးလည်းပဲအဲ့ထက်မှမပါဘူးအင်မတန်အောင်မြင်ကျင်ပါတယ်အင်မတန်ကြီးပွားကျင်တယ်အင်မတန်တိုးတက်ကျင်တယ်အင်မတန်ပြည့်စုံကျင်ပါတယ်နော်အဲ့တော့ငယ်ငယ်တည်းကအောင်မြင်ကျင်ပါတယ်အောင်မြင်ရင်တို့အောင်မြင်ရင်နိလန်ပေါင်းစုံနဲ့ပတ်သက်တဲ့စာအုပ်တွေကြီးပွားရေးတိုးတက်ရေးနဲ့ပတ်သက်တဲ့စာအုပ်တွေအများကြီးဖတ်ပါလေနော်အဲဒီဖတ်တဲ့ချက်မှာဆရာကြီးပြီးမွန်းနေရတဲ့ကြီးပွားချမ်းသာနည်းစာအုပ်တွေလည်းဖတ်ပါလေနော်ဒါပေမဲ့ဆရာဟောထားတဲ့မင်္ဂလာတရားတော်ကိုဖတ်ကြည့်တဲ့အခါကျတော့မင်္ဂလာတရားတော်ကမှတကယ်ကိုဒီဘဝတည်းမကဘူးနော်ဘဝတန်တရားမှာနောက်ထပ်ဘဝတွေဖြစ်ရအောင်မဲ့လူတွေပါပဲနော်ဘဝတန်တရားအဆက်ဆက်ဖြစ်အောင်အောင်မြင်တဲ့သူကြီးပွားတဲ့သူတိုးတက်တဲ့သူပြည့်စုံတဲ့သူဖြစ်ဖို့အတွက်အင်မတန်အချက်နဲ့ပြည့်ပြည့်စုံစုံဟောထားတဲ့တရားတော်ဆိုတာကိုတွေ့ရတယ်။တခြားလောကီအောင်မြင်ရေးကြီးပွားရေးစာအုပ်တွေဆိုတာကတစ်ခုကောင်းလောက်ရေးထားတာပါ။နော်။တောင်းမရှိပါဘူးလို့နော်။ဒါကြောင့်ရှင်ဘုရားဘုန်းကြီးကဖတ်ကြည့်တယ်လောကီပညာရှင်တွေကြီးတဲ့အောင်မြင်ရေးနိလန်းတွေစာအုပ်တွေနဲ့တရားဟောတဲ့မင်္ဂလာတရားတွေနဲ့ရှင်ဖတ်ကြည့်တော့ဘာမှမရှင်းသာဘူး။နော်။သူတို့ကဒီစီဥစ္စာတစ်ခုလောက်နဲ့အောင်မြင်ရေးကိုတိုင်းတာထားတာပါ။အဲ့တော့အဲ့ဒါလို့ပထမတော့ခြုံပြီးတော့မင်္ဂလာတရားတော်ရဲ့အတိတ်တွေကိုစဉ်းစားပါနော်။အခုအတိတ်ကတချို့အချက်လက်ကလေးတွေကိုပြောချင်ပါတယ်။ဥပမာပထမဦးဆုံးမင်္ဂလာတရားတော်ကဘာလဲ။အသေဝနာသာဘာလနံနော်။ဒါပထမဦးဆုံးမင်္ဂလာတရား။ဘာဖြစ်လို့ဒီပထမဦးဆုံးမှာမင်္ဂလာတရားတော်38ဖြာမှာနမတေမှာဘာဖြစ်လို့အသေဝနာသဘာလနံကိုစပြီးတော့ဟောလိုက်တာလဲ။ဘာဖြစ်လို့ဟိုနိဗ္ဗာန်ရောက်တဲ့အဆင့်ကိုပထမဆုံးနမတေမှာမထားတာလဲ။အဆင့်အဆင့်သွားရအောင်ပါနော်။အေးအဲ့တော့ပထမဆုံးအဆင့်ကအသေဝနာသဘာလနံလူမိုင်းနဲ့မပေါင်းဖော်ရခြင်းဒီမင်္ဂလာလို့ဆိုတယ်နော်။အဲ့ဒါကိုတစ်မျိုးတစ်ခါပြန်ရိုးရိုးစကားနဲ့ပြောကြစို့လူမိုက်နဲ့မပေါင်းဖို့ချင်းဒီအောင်မြင်ကြောင်တိုးတက်ကြောင်ကြီးပွားကြောင်ပြည့်စုံကြောင်အဲ့လိုအိဒိဖြစ်သွားပြီနော်အဲ့လိုစဉ်းစားကြည့်တော့စိတ်ထမှဘယ်လိုခံစားရသလဲလူမိုက်နဲ့မပေါင်းရချင်းဒီအောင်မြင်ကြောင်တိုးတက်ကြောင်ကြီးပွားကြောင်ဆိုတော့လူမိုက်နဲ့ပေါင်းရင်စ ဆုံးရှုံးမယ်မအောင်မြင်နိုင်ဘူးမကြည့်ပေါ်နိုင်ဘူးမတို့တတ်နိုင်ဘူးဆိုတဲ့အတိတ်ပေါက်တယ်နော်အဲ့တော့လူမိုက်ဆိုတာဘာလို့တတ်တယ်လဲသူဘာကိုလို့တတ်တယ်ဘာဖြစ်လို့သူ့လူမိုက်လို့ခေါ်တယ်လဲအဲအချင်းချင်းပြောလိုက်ရင်လူစီအိမ်မှုတွေလောက်တဲ့လူတွေမို့လို့နော်အဲ့တော့မကောင်းမှုကိုလုပ်လို့လူမိုက်လို့ခေါ်တယ်ဥမာသူတို့ဘာတက်တတ်တယ်သူတို့ဘာပစ္စည်းကိုတယ်သူတို့ဘာသားများကိုပြင်မာတယ်သူတို့ဘာအကျိုးစီးပွားထိခိုက်အောင်လိန်လေလက်ပြားပြီးပြောတယ်နော်အဲသတိလက်လို့ဖြစ်စေတတ်တဲ့မွေးရည်စင်းဝါးတွေကိုတောက်တယ်သုံးတယ်ထိုးတယ်ရှူတယ်ဘလို့လုံးလုံးပေါ့နော်အင်းကြီးနဲ့ကိုယ့်ရဲ့အသိဉာဏ်ကိုထိုင်မင်းသွားစေနဲ့ကိုယ့်ရဲ့သတိကိုသတိလက်လို့ဖြစ်သွားစေနဲ့အရာမျိုးကိုနော်တောက်တယ်ဖြစ်စေထိုးတယ်ဖြစ်စေရှူတယ်ဖြစ်စေလိမ့်တယ်ဖြစ်စေဘလို့လုံးလုံးနော်အဲ့ဒါမျိုးကိုလုပ်တဲ့လူဟာလူမိုက်တယ်လို့ဆိုရမှာနော်အဲ့တော့လူမိုက်ဆိုတာသူ့အကျိုးစီးပွားကိုလည်းသူဖျက်ဆီးလိုက်တယ်ပြီးတော့သူတို့ဘာရဲ့ကျူစီဘွားကိုလည်းသူဖြတ်စည်းတယ်နော်အဲတော့လူမိုက်နဲ့ပေါင်းလို့ရှိရင်အဲ့ဒီလူမိုက်ကဘာလို့ခိုင်းမလဲသူလို့တို့လို့လောက်ခိုင်းမှာပဲနော်သူမကောင်းတာလို့ရင်ကိုယ့်ကိုအဖို့ခေါ်မှာပဲအဲ့ဒီသူ့ကိုအဖို့မလိုက်ဘူးဆိုရင် तू ကဘယ်လိုသဘောထားမလဲကိုယ့်ကိုရန်သူလိုသဘောထားမယ်သိဆိုးမယ်နော်အဲတော့ तू ကသူ့အကျိုးကိုလည်းသူဖြတ်စည်းတယ်သူတို့ဘာအကျိုးကိုလည်းဖြတ်စည်းတယ်နော်အဲတော့အခုဘဝအကျိုးကိုလည်းပဲဖြတ်စည်းတယ်နောင်တန်တရာအကျိုးရောဖြစ်စည်းရတယ်ဖြစ်စည်းလိုက်တယ်နော်လောကီအကျိုးလည်းဖြစ်စည်းတယ်လောကုတ္တရာအကျိုးလည်းဖြစ်စည်းတယ်အဲ့တော့အဖက်ဖက်ကမဲ့ဆုံးပျက်စီးအောင်လုပ်ခဲ့တယ်ပဲလို့ဆိုလို့ရတယ်နော်လူမိုက်ဆိုတာဒါလူမိုက်ဒီကြောင့်လောကကြီးမှာလောက်အန္တရာယ်တွေများနေတာပါနော်အဲကြောင့်လူမိုက်နဲ့သာသွားပေါင်းမိပြီးဆိုရင်ကျန်တဲ့မင်္ဂလာတရားတွေဖြစ်နိုင်ဦးမလားမဖြစ်နိုင်တော့ဘူးနော်လူမိုက်နဲ့သာပေါင်းမိပြီးဆိုရင်တော့ကျန်တဲ့မင်္ဂလာတရားတွေဖြစ်ဖို့ရအလားအလာမရှိတော့ဘူးအဲကြောင့်သူ့ကိုထိတ်ဆုံးမှထားပြီးတော့ခေါ်တော်မူခဲ့တာနော်အဲ့တော့လူမိုက်ကဘာဖြစ်လို့မိုက်တာလဲလို့စဉ်းစားရင်တော့ဘယ်လိုအဓိပ္ပာယ်ထွက်မလဲလောဘကြီးလွန်းလို့မိုက်တာပဲနော်ဒေါသကြီးလွန်းလို့မိုက်တယ်မောဟကြီးလို့မိုက်တယ်မာနကြီးလို့မိုက်တယ်နော်မနာလိုဝန်တိုးတဲ့စိတ်ကြီးလို့မိုက်တယ်အဲ့လိုဆိုရမှာပဲနော်အဲ့တော့လောဘဆိုတာသူတို့ကဘုသူဖြစ်ဖြစ်ပုထုဇဉ်မှာလည်းအလောဘရှိတာပဲနော်တက္ကရာကလည်းလောဘရှိသေးတယ်အနာဂံကြမှာပဲလောကီကာမဂုဏ်အာယုန်နဲ့ပတ်သက်တဲ့လောဘကျင်းသွားပြီနော်ဒါတော့မှဘဝတဏှာဆိုတာလေးတော့ကျန်သေးတယ်နော်အဲ့ဒီလောဘလေးတစ်ခုတော့ကျန်သေးတယ်အဲ့တော့သူတို့ကိုယ်ကိုအားလုံးပဲလောဘဆိုတာအနေနဲ့မြင်ရတော့ရှိကြတာပါပဲနော်အဲဒေါသလည်းပဲဘယ်သူမှဆိုမကင်းပါဘူးနော်မောဟလည်းပဲမကင်းပါဘူးမာနလည်းမကင်းဘူးအိတ်တာမစီရလည်းမကင်းသေးပါဘူးနော်လောကုတ္တရာတရားကမှမရသေးဘူးဆိုရင်အနည်းနဲ့အများတော့ရှိသေးတာပဲနော်သို့တော်လူတဘာဝဆိုတာကအစိုးရတသက်မဟုတ်ပါဘူးလူမှာကောင်းတဲ့စိတ်တွေလည်းအများကြီးရှိပါတယ်နော်အဲ့တော့အကောင်းနဲ့အဆိုးနှစ်မျိုးစလုံးရှိနေတော့ဒီအဆိုးကိုအကောင်းကပြန်ပြီးတော့ထိန်းသိတဲ့သဘောရှိတယ်နော်ခုမှဆိုးကျင်တဲ့စိတ်ဖြစ်လာပြီဆိုရင်ကောင်းကျင်တဲ့စိတ်ကသူ့ကိုပြန်ထိန်းသိတယ်မလုတ်ပါနဲ့မသိတော့ပါဘူးเนาะဖြက်เสียကောင်းပါလေဂုံတိတ်ခါကြရပါလေเนาะဆက်ပြီးဖြင့်ကိုယ့်ရဲ့ကောင်းတဲ့စိတ်ကပဲကိုယ်ကိုပြန်ထိန်းတာလည်းရှိတယ်เนาะတချို့လူတွေကသူတို့ကိုယ်သူတို့ပြန်ထိန်းပါတယ်သူတို့စိတ်ထဲမှာဖြစ်တဲ့ကောင်းတဲ့စိတ်ကလေးတွေကမကောင်းတာလောက်တော့မယ်ဆိုရင်တတိပေးတယ်လို့မျိုးဖြစ်နေတာရှိတယ်เนาะအဲ့ဒါကိုပဲတချို့ဘာသာတရားတွေမှာတော့ conscience လို့သုံးထားတာတွေ့ရပါတယ်เนาะနောက်တစ်ခုကလည်းမိဘကလည်းထိမ့်သေးတယ်။ပေါင်းရှင်အတိုင်းဝိုင်းကလည်းထိမ့်သေးတယ်။နော်။ယဉ်ကျေးမှုဆိုတာကလည်းပဲထိမ့်သိမ့်သေးပါတယ်နော်။အဲ့တော့ကိုမိဘကိုဆရာသမားကိုပေါင်းရှင်အတိုင်းဝိုင်းကိုနေတဲ့ယဉ်ကျေးမှုကအဆင့်တန်းမြင့်လို့ရှိရင်အဲ့ဒီမြင့်တဲ့ယဉ်ကျေးမှုအဆင့်တန်းနဲ့မြင့်တဲ့မိဘဆရာသမားများကဝိုင်းဝန်းထိမ့်သိမ့်ပြီးတော့တွင်တင်ညွှန်ကြားပေးတဲ့ကြောင့်ကိုရဲ့ကောင်းတဲ့စိတ်ထားတွေကပိုပြီးတော့ကောင်းလာတယ်။ကောင်းလာပြီးတော့ကောင်းတဲ့စိတ်ထားကပိုကောင်းလာရင်ရှိရင်ဆိုးတဲ့စိတ်ကသိနေရမရတော့ဘူးเนาะအဲ့တော့ဆိုးမယ်ဆိုရင်တော့မှနည်းနည်းပါးပါးလောက်ပဲဆိုးမှာပဲဘုန်းကြီးတို့လည်းငယ်ငယ်တုန်းကဆိုးခဲ့တာပါပဲเนาะတိုးတော့အလွန်အကျွံကြီးဆိုးတဲ့အဖြစ်တော့မရောက်ခဲ့ပါဘူးနည်းနည်းပါးပါးတော့ဆိုးတာပါပဲအဲ့လိုပြောရင်တော့ဘယ်လိုတိပယ်ပေါက်သွားလဲဆိုတော့ဘုန်းကြီးတို့လည်းလူမိုက်အသေးစားပါပဲလို့ပြောရတော့မှာပဲเนาะလူမိုက်အကြီးစားကြီးတော့မဖြစ်ခဲ့ပါဘူးဒါပေမဲ့လူမိုက်အသေးစားပါပဲเนาะအဲ့တော့သတိထားပြီးတော့ဘုန်းကြီးကတွေးကြည့်တယ်ငယ်ငယ်တုန်းကစားရီပီရီလဲသူတွေကအကုန်လုံးဖတ်တာဖတ်တော့တချို့စာပေအတွေ့အခေါ်တွေကမကန်ကန်ကြီးအကျိုးကိုလက်မခံတဲ့စာပေမျိုးအဲ့ဒါတွေကမလိုအပ်ပါဘူးနော်ကုသိုလ်အကုသိုလ်ဆိုတာကိုယ့်အကူကိုကြက်ကြီးလိုတတ်မှတ်ထားတာပါပဲဒါတွေကမလိုပါဘူးလို့အဲ့လိုရေးထားတာတွေလည်းရှိတယ် နောင်ဘဝဆိုတာမရှိဘူး။ဒါကြောင့်မလို့နောင်ဘဝမှာကောင်းကျိုးဆိုးကျိုးပေးမယ်ဆိုတာလည်းမရှိဘူး။ဆိုတော့စာပေမျိုးတွေလည်းပဲဖတ်ဖူးပါတယ်နော်။ဒီဘက်မှာရှိတဲ့ဒကာဒကမတွေလည်းပဲတချို့ဖတ်ဖူးမှာပါ။အဲ့တော့အဲ့ဒီလိုစာပေမျိုးတွေကိုဖတ်မိပြီးတော့အကြေးများနားရောင်နှိုင်းရင်ဘယ်နဲ့နေမလဲ။နော်။အတိမြင်အတွေ့အော်မှားသွားမယ်နော်။မှားသွားပြီဆိုရင်ကိုပဲ तू ကအကုသိုလ်လုပ်အောင်မကြောက်တော့ဘူးမထင်သိမ့်တော့ဘူး။သူကိုယ်တိုင်ကမထင်ချင်ဘူးဆိုရင်မိဘကထင်းဆိုပေမဲ့ငယ်ရုံတော့မိဘကိုကြောက်ရတုံးတော့ရသေးတယ်ဆိုပါတော့နော်။ဆရာသမားတွေကိုကြောက်နေရတုံးတော့ရသေးတယ်ဆိုပါတော့နော်။ပြီးတော့ကိုပေါင်းဝန်ကျင်အတိုင်းဝန်ကိုလည်းကိုကြောက်ရတဲ့နေရာမျိုးဆိုတာရှိသေးတယ်။အချို့နေရာဒီမှာပေါင်းဝန်ကျင်ကိုတော်တော်ကြောက်ရပါတယ်နော်။အဲ့တော့ပေါင်းဝန်ကျင်ကိုကြောက်တာနဲ့ပဲထင်းသိမ့်တော့နေလိုက်တယ်ဆိုပါတော့နော်။တနေ့ तू အသက်ကြီးလာလို့မိဘလည်းကြောက်เสียရမလို့တော့ဘူးဆရာသမားဆိုတော့လည်းကြောက်เสียရမလို့တော့ဘူးသူပေါင်းဝင်ကျင်အတန်းဝင်းကလည်းသူ့ကိုမထင်းသေးတော့ဘူးကြောက်เสียရမလို့တော့ဘူးလောက်ချင်တာလို့အကုန်လုံးလုပ်လို့ရတဲ့နေရာမျိုးဆိုပါတော့ဥပမာအမေရိကန်နိုင်ငံမှာနော်သူတို့ဘယ်လိုပြောလဲဆိုတော့ကြိုက်တာလို့ပါပလိမဖောင်းတော့ပဋိထားပါတဲ့နော်ဘာမှထင်းเสียရမလို့တဲ့နေရာမျိုးဖြစ်သွားတယ်နော်အဲ့တော့ပေါင်းဝင်ကျင်လည်းမထင်းတော့ဘူးမိဘလည်းမထင်းဘူးဆရာသမားလည်းမထင်းဘူးကိုယ့်ကိုယ်လည်းမထင်းဘူးဆိုတော့ဘာဖြစ်မလဲစိတ်ထင်အားလုတော့မှာပဲအများကြီးမှားသွားနိုင်တယ်နော်အဲ့လိုအဲ့တော့လူတိုင်းမှာဒီလောဘဓာတ်ခံဒေါသဓာတ်ခံမောဟအခံနော်မာနတို့အိတ်တံမစ္စတိယတို့ဩဒိဆာကုပ္ပစဝိသိကိစ္စတို့ခိနာမိတ်တို့ဆိုတဲ့ဒီအကုသိုလ်စေတသိက်တွေဟာအနုတ္တိအနေနဲ့တော့ရှိနေပါလေနော်ဒါကိုမှန်ကန်တဲ့အတိအမြင်နော်ဘုရားဟောတဲ့တရားတော်မှန်ကန်တဲ့အတိအမြင်လေးကိုကိုယ်ကရထားလို့ရှိရင်ဒီအသိဉာဏ်လေးနဲ့ကိုယ့်ကိုယ်ကိုပြန်ထင်းရတယ်နော်မိဘကလည်းပဲထင်းထင်းပြီးတယ်ကိုယ်ကလည်းမိဘကိုချစ်ခင်တယ်မိဘကိုယုံကြည်တယ်လေးစားတယ်ဆိုရင်မိဘစကားကိုနာခံပြီးတော့ထင်းသိမ့်တယ်ဆရာသမားကိုချစ်ခင်တယ်ယူသေးတယ်လေးစားတယ်ဆိုရင်ဆရာသမားရဲ့စကားကိုနာခံပြီးတော့ထင်းသိမ့်တယ်ကိုယ်ကောင်းကျင်တန်းဝင်းကလည်းပဲလူများစုဟာကိုကျင့်တရားရှိတယ်ဂုဏ်တိတ်္ခာရှိတယ်ထင်းထင်းနေတဲ့လူတွေဖြစ်တယ်ကိုကကိုကျင့်တရားမရှိလို့ရှိရင်ကိုယ့်ကိုတနည်းနည်းနဲ့သူတို့ကဝေဘာမယ်ပြစ်တင်မယ်အပြစ်ဒဏ်ပေးမယ်အဲ့လိုအတိုင်းဝန်မျိုးထမနေရတဲ့ခိုက်ဆိုရင်တော့မကောင်းမှုမလုပ်ဖြစ်ပါဘူးတောင်းတောင်းတော့နော်အသေးမွှားလောက်တော့ခွင့်လွှတ်နိုင်လောက်တဲ့တချို့အသေးမွှားလောက်กว่าတော့လုံးမိတယ်ပဲထားအောင်တော့နော်ကြီးကြီးကျယ်တော့မလုပ်ဖြစ်ဘူးအခုနပြောသလိုအနောက်နိုင်ငံလိုနိုင်ငံမှာဘယ်သူမှဘယ်သူ့ကိုမထိန်တော့တဲ့နေရာမျိုးရောက်သွားပြီဆိုရင်ကိုယ်မှမထိန်လို့ရှိရင်အများကြီးပျက်စီးသွားနိုင်တယ်နော်အဲ့တော့ကုန်ရဒီအတေဝနာစဘာလနာလူမိုက်နဲ့မပေါင်းနဲ့ဆိုတာလေးကိုအခြေခံတော့စဉ်းစားကြည့်တော့မိုက်တယ်ဆိုတာကအဲ့ဒီလောဘကြောင့်မိုက်တာပဲမတရားလောဘအာတိတွိုင်းမိုက်တယ်မတရားဒေါသအာတိတွိုင်းမိုက်တယ်မတရားတဲ့မာနကြီးတွေတိတ်ကြီးလွားကြီးတွိုင်းသူများကိုဒုက္ခရောက်အောင်လုပ်တယ်မတူဘူးမတန်ဘူးဆိုပြီးတော့ကိုယ့်ထက်တာသောမှစိုးရင်တဲ့ကြောင့်ပျက်စီးရပျက်စီးကြောင်းတွေလောက်တာတွေရှိတယ်နော်မနာလိုဝင်တိုးတဲ့စိတ်တွေနဲ့ပျက်စီးရပျက်စီးကြောင်းလောက်တာတွေရှိတယ်အဲ့တော့ဒီသမုဒိတ္တစ္ဆာအဖြစ်ကြည့်မယ်ဆိုရင်တော့လူမိုက်ဆိုတာရှိတယ်လို့ပြောလို့ရပါတယ်နော်ဘုရားဟောတဲ့တစ္ဆာနှစ်ပိုင်းရှိတယ်နော်သမုဒိတ္တစ္ဆာနဲ့ပထမထတစ္ဆာဆိုတော့နှစ်ပိုင်းရှိပါတယ်သမုဒိတ္တစ္ဆာအပိုင်းနဲ့ကြည့်မယ်ဆိုရင်တော့လူမိုက်ဆိုတာရှိတယ်နော်ဘယ်သူကလူမိုက်ပဲလို့ပြောလို့ရတယ်နော်ပထမထတစ္ဆာအနေနဲ့ကြည့်မယ်ဆိုရင်တော့လူမိုက်ရယ်လို့ပြောလို့မရတော့ဘူးနော်မိုက်တတ်တဲ့စိတ်ပဲရှိတယ်နော်မိုက်တဲ့အကုသိုလ်စေတသိက်တွေကြောင့်မိုက်တဲ့အတွေ့အကြုံတွေမယ်မိုက်တဲ့စကားတွေပြောမယ်မိုက်တဲ့အမူအရာတွေလုပ်မယ်မိုက်တဲ့ကာယကံဝစီကံမနောကံတွေဖြစ်တာပဲနော်အဲ့တော့လူတိုင်းမှာလောဘနဲ့ပတ်သက်တဲ့အတွေ့ဒေါသနဲ့ပတ်သက်တဲ့အတွေ့မောဟတို့မာနတို့အိတ်တံမစ္စရိယတို့ဆိုတဲ့အကုသိုလ်ဆိုတာတွေကအထက်လျောက်ဖြစ်နေတာဆိုတော့လူတိုင်းမှာမိုက်နိုင်တဲ့ potential မိုက်နိုင်တဲ့အလားအလာဆိုတာကရှိနေပါလေအဲ့တော့အကယ်၍ကိုယ့်ရဲ့အတွင်းတန်တန်မှာမိုက်နိုင်တဲ့စိတ်ထားမိုက်နိုင်တဲ့အလားအလာလုံးဝမရှိတော့ဘူးဆိုရင်လူမိုက်နဲ့တွေ့တဲ့အခါဘယ်လိုနေမလဲသူခိုင်းတာလုံးမလားမလုံးပါဘူးနော်ဒါပေမဲ့ကိုယ်ကိုယ်တိုင်ကမိုက်ချင်နေပြီဆိုရင်မိုက်တဲ့လူနဲ့သွားတွေ့ရင်ဘယ်နဲ့နေမလဲပုံပြလို့ပြီးတော့မဥမာကိုယ်ကိုယ်တိုင်ကအရက်ကိုတိတ်ကြိုက်တဲ့လူဆိုပါတော့နောက်ထပ်အရက်ကြိုက်တဲ့လူကြောင့်လည်းတွေ့ရင်ဘယ်နဲ့နေမလဲတောက်ပြစ်သွားပြီပဲနော်ကိုယ်ကလည်းတခြားအဲ့လိုပဲအပျော်ကြီးတတ်တဲ့ဝါဒနာပါနေတယ်ဆိုတော့အဲ့လိုဆိုရင်နောက်ထပ်အပျော်ကြီးလို့လည်းတွေ့ရင်ပို့ပြီးတော့လုံးပြသွားတော့မှာပဲနော်အဲ့တော့ ကိုယ်အတွင်းဓာတ်ခန္ဓာကိုကပါဟနေလို့ရှိရင်အပြင်လူမိုက်နဲ့တွေ့တဲ့အခါမှာအဲ့ဒီလူမိုက်နဲ့ပေါင်းမိပြီးတော့ပါသွားမှာပဲနော်ဆိုကိုယ့်ရဲ့အတွင်းဓာတ်ခန္ဓာမိုက်ခင်တဲ့စိတ်မရှိဘူးဆိုရင်နော်နည်းနည်းပါးပါးရှိရင်တောင်မှအဲ့ဒါကိုအသိဉာဏ်လေးနဲ့ထိမ့်သိမ့်ပြီးတော့နေလိုက်မယ်ဆိုရင်ဟိုအပြင်လူမိုက်ကကိုယ်လာပြီးတော့ဖြားယောင်းသွေးဆောင်အောင်တော့ကိုယ်မပါဘူးနော်ဒါတော့ဘုန်းကြီးတို့ကိုယ်တိုင်ငယ်တုန်းကကြုံခဲ့ခုပါတယ်လူတွေအများကြီးနဲ့ပေါင်းခဲ့ပူတာဆိုတော့အပျော်ကျူးကြတဲ့လူတွေလည်းပဲရှိပါတယ်ရှိတော့သူတို့အပျော်ကျူးတဲ့အခါမှာကိုယ်ကိုယ်လည်းပဲအဖော်လာဆက်တာမျိုးတွေကြုံခဲ့ပူပါတယ်နော်ကြုံခဲ့တဲ့အခါမှာသူတို့အဖော်ခေါ်တာကိုမလိုက်ခဲ့ပါဘူးနော်ဘာလို့လဲဆိုတော့တစ်ဖက်ကလည်းပဲဘုရားဟောတဲ့တရားတော်တွေကိုဖတ်ရှုလေ့လာထားတာလည်းပါပါတယ်နောက်တစ်ဖက်ကလည်းပဲရှက်တဲ့စိတ်ရှိလို့လည်းပါပါတယ်နော်မကောင်းမှုလို့လို့ရှိရင်ကိုယ်ကိုယ်တိုင်ကအကျင့်စာရိတ္တမကောင်းတဲ့လူဖြစ်တဲ့ဂုံတိတ်ခါကြားလူဖြစ်သွားမယ်နော်ကိုကုံတိတ်ခါကိုကိုချတယ်လို့ဖြစ်တယ်နော်ကိုကုကိုဒီဗယ်လူလို့တို့လို့ဖြစ်တယ်အဲ့ဒါမျိုးလဲအဖြစ်မခံချင်တာနဲ့ပဲမကောင်းမှုကိုတက်နေတော့ရှောင်ကျင်ပါလေနော်လုံးလုံးကြီးကျင်းခဲ့တယ်လို့တော့မဆိုနိုင်ပါဘူးအဲ့တော့ဘုန်းကြီးကဘယ်လိုစဉ်းစားမိလဲဆိုတော့အပြင်လူမိုက်နဲ့ပေါင်းရင်နော်သူကကိုကိုနည်းနည်းတော့ဒုက္ခပေးနိုင်တယ်နော်အဓိကအကြတာကကိုစိတ်ထဲမှာမိုက်ချင်တဲ့စိတ်ကိုယ်တတိထားဖို့လိုတယ်ထင်းသိမ်းဖို့လိုတယ်ဆင်ញင်ဖို့လိုတယ်နော်ကိုယ်စိတ်ကိုတိပြီးတော့ထင်းသိမ်းနေတယ်ဆင်ញင်နေတယ်ဆိုလို့ရှိရင်အပြင်လူမိုက်ကကိုကသာတကယ်စိတ်မပါမှန်သိလို့ရှိရင်ကြာရင်တို့ကကိုယ်ကိုလာပြီးတော့တိပြီးတော့ဖြောင်းသွင်းပေးဆောင်ငမျိုးမလုပ်ပါဘူးနော်ကြာရင်တို့လည်းလက်လျှော့သွားပါလေနော်အဲ့တော့ဒါလည်းခွန်ကြီးတို့ကိုထည့်ပါနော်အဲ့တော့အပြင်လူမိုက်ကိုရှောင်ဖို့ဆိုတာကကိုကသာတကယ်ရှောင်မယ်ဆိုရင်တော်တော်များများရှောင်လို့ရပါတယ်နော်မတွေ့ခြင်းမတွေ့ပဲနေလို့ရပါတယ်အကြိမ်မလွတ်တာလို့တွေ့ရင်တောင်မှအပေါ်ယံလေးပဲသူနဲ့ပြောလို့ဆိုလို့အရှင်ပြောင်ပြောပြီးတော့မသိမသာလေးစကားကိုဖြတ်ပြီးတော့လမ်းဆွဲသွားလို့ရတယ်နော်အဲ့တော့အပြင်ဒီမိုက်ကိုရှောင်ရတာကဘယ်တော့မခက်ဘူးနော်အတွင်းကမိုက်ချင်တဲ့စိတ်ကိုကြတော့ဘယ်နဲ့လုံးမလဲအဲ့ဒါကပို့ပြီးတော့တင်မှုတယ်သူကဘယ်လိုလုပ်ရှောင်မလဲကိုသွားလိုက်ရအဲ့ဒီစိတ်ကပါနေတော့မှာပဲနော်အဲ့တော့ဒီငယ်တော့ကလေးကအဲ့လိုဒီအတေဝနာသဗာလနံဆိုတဲ့တရားတော်ကိုဖတ်ပြီးတော့ဘုဘကလှဲ့တွေးဒီဘက်ကလှဲ့တွေးအမျိုးမျိုးလှဲ့တွေးတယ်တွေးကြည့်တော့မှအင်းအမြင်လူမိုက်တဲ့အတွင်းမှာမိုက်တတ်တဲ့စိတ်ကအကျောက်เสียပိုကောင်းပါလေအတွင်းမှာမိုက်တတ်တဲ့စိတ်ဒါမရှိလို့ရှိရင်အမြင်လူမိုက်ကိုကြောက်နေเสียအကြောင်းမရှိပါဘူးနော်သူကကိုယ်ခန္ဓာကိုယ်နာအောင်တော့လှုပ်ရှင်လှုပ်နိုင်မယ်နော်ကိုယ်အကျင့်စိုက်တာပြက်သွားအောင်သူလှုပ်လို့မရဘူးကိုယ်သူကျဲ့မှုအကုသို့ဖြစ်အောင်သူတို့လုပ်လို့မရဘူးနော်ကို့မှာအကုသို့ဖြစ်အောင်ကကို့ဟာကိုလုံးမှာပဲဖြစ်တာပေါ့နော်အဲ့လိုနဲ့ဘုန်းကြီးတို့ဒီတရားအထုတ်တာကိုလည်းနည်းနည်းဝါဏံပါလာတဲ့ခါကျတော့ဘုန်းကြီးရဲ့ပင်ကိုဝါဏံကိုကစိတ်ကိုအမှန်စိတ်ဝင်စားတယ်စိတ်ဝင်စားတော့ဂတိပဋ္ဌာန်တရား၄ပါးကိုလေ့လာတဲ့ခါမှာပထမအစတော့ကာယ ानु ပัฒနာနဲ့ပဲစပြီးတော့လေ့လာပါတယ်နော်အထုတ်ပါတယ်နောက်တစ်ဖြည်းဖြည်းတော့တစ်ဖြည်းဖြည်းဝေဏ ानु ပัฒနာတရားကိုလည်းအထုတ်ပါလေနော်တွေ့ပြီးတော့သူ့အတူပါလာတာပါပဲနော်ခွဲထားလို့တကယ်တော့မရပါဘူးဒီလိုနဲ့ပဲအထုတ်ရင်လည်းစိတ်ကိုကြည့်တတ်တဲ့အလေးအကျဉ်းလေးလည်းတစ်ဖြည်းဖြည်းတော့ရလာပါတယ်ကိုယ်စိတ်ကိုကြည့်တယ်ဆိုတော့တကယ်တော့စိတ်အခက်ကြီးမဟုတ်ပါဘူးအကျဉ်းစားစိတ်တွေကိုဘယ်သူမှမစိုးကြည့်လို့ရပါတယ်နော်အနုစားစိတ်တွေကိုတော့အစမှအနေနဲ့တော့ကြည့်ရခက်တယ်နောက်တော့အလေးအကျဉ်းများသွားရင်တော့နုတဲ့စိတ်တွေကိုလည်းကြည့်လို့ရပါတယ်နော်အဲ့တော့အဲ့ဒါလို့ကိုယ်စိတ်ကိုကြည့်တတ်လာတဲ့ခါကျတော့ကိုယ်စိတ်ထဲမှာပဲတခါတည်းဟာမတင့်တော်တာမကောင်းတာကိုလှုပ်ကျင်စိတ်ဖြစ်လာတာကိုတွေ့ရတယ်နော်ပြီးတော့အဲ့ဒီစိတ်ကိုတိချာပြိထားပြီးကြည့်ရတော့ဟာဒီစိတ်ကမကောင်းတာကြီးလှုပ်ကျင်နေစိတ်ကြီးပါလားနော်အဲ့လိုတိချာမိလိုက်တော့သူ့ကိုတိချာကြည့်လို့ရှိရင်မလှုပ်ဖြစ်တော့နော်သူဖြစ်လာပြီးဆိုတာသိပြီးတော့တိချာကြည့်နေတာမကောင်းတာကိုလှုပ်ကျင်နေစိတ်ပါလားမတင့်တော်တာကိုလှုပ်ကျင်နေစိတ်ပါလားလို့သိနေလို့ရှိရင်ရှိ ਉ တိတ်မတိုးပြစ်တော့ဘူးနော်အဲ့တော့သူထက်ခါတက်ခါပေါ်လာလဲပဲအဲ့စိတ်ကိုထက်ခါတက်ခါပြန်ကြည့်ရင်ရှိပါများရင်တော့သူနောက်ဆုတ်သွားတာပဲနော်အဲ့တော့ဘယ်လိုတိထားမိလဲဆိုတော့ဒီကိုယ်စိတ်ထက်မှာပဲမသိတော့တာမကောင်းတာအကုသို့ကိုလှုပ်ချင်တဲ့စိတ်ဖြစ်လာတဲ့ခါမှာသူ့ကိုတိထားပြတော့ကြည့်ဖို့လိုတယ်သူ့ကိုတိထားပြတော့မကြည့်လို့ရှိရင်သူအားကောင်းလာမှာပဲနော်သူ့အားပေးတယ်လို့ဖြစ်လို့သူအားကောင်းလာပြီဆိုရင်ကိုတိုင်းကအဲ့ဒီမကောင်းမှုကိုလုတ်ပြေဖို့အတွက်နောက်ထပ်အဖို့ကိုပါသွားရှာတော့မှာနော်ကျင်ပအဖို့ကိုပါသွားရှာတော့မှာနော်ကိုယ်စိတ်ထဲမှာဖြစ်ပေါ်လာတဲ့ မကောင်းမှုကိုလုပ်ခြင်းနဲ့စိတ်ကိုကိုယ်ကိုယ်တိုင်ကမသိပဲနဲ့မကြည့်ပဲနဲ့သူ့ကိုကိုယ်ကိုယ်တိုင်ကအားပေးမယ်ဆိုရင်လူမိုက်ကိုရှောင်မှုဆိုတာမှဖြစ်တော့ဘူး။ရှာကိုရှာတော့မှာပဲနော်။ရှောင်မှုစိတ်မကူတော့ဘူး။အဖို့တော့ရှာတော့မှာနော်။အခုဥပမာပဲဆိုပါတော့တချို့အရက်တောက်တဲ့လူတွေကတယောက်တည်းတောက်ရတာပြီးရင်တော့မလုပ်တတ်ဘူးလေ။အဖို့ရှာတယ်။ငယ်ချင်းမင်းငါ့ကိုချင်တော့ကွာ။စလိုက်တာကတော်တော်ချစ်စရာကောင်းပါလေ။နော်။ငါ့ကိုချင်တော့ကွာမင်းလာပါကွာတောက်အောင်ပေါ်ဆက်ပြီနော်အဲ့တော့ကိုကိုတိုင်းကမကောင်းမှုကိုလုပ်ချင်နေရင်ပြင်ပကလူမိုက်ကိုရှောင်မှုဆိုတာမလွယ်ပါဘူးအမှန်ခက်ပါလေနော်ဒါကြောင့်ကိုစိတ်ထဲမှာဖြစ်လာတဲ့အဲ့ဒီမကောင်းမှုအကုသို့ကိုလုပ်ချင်တဲ့စိတ်ကိုတေချာပြည့်တတ်တဲ့အလေးချင်းလေးလုပ်ဖို့လိုတယ်နော်အဲ့လိုနဲ့ပဲဘုန်းကြီးတို့လည်းဟိုဟာစမ်းကြည့်တရားစမ်းကြည့်ငကိုယ်တည်းကစမ်းကြည့်ရတဲ့ဝါဒနာအမှန်ပါပါလေဘုန်းကြီးတို့တရားအထုဖြစ်သွားတာအမှန်တော့အဲ့ဒီစမ်းကြည့်ခြင်းနဲ့ဝါဒနာကြောင့်ပဲနော် experiment တိတ်လုပ်ခြင်းလေကိုဆက်ဆက်ဒီဆက်ဆက်အမျိုးစုံလုပ်တာပဲငငယ်တော့ဆိုရင်ဟိုကြီးတဲ့လူတွေကဘုန်းကြီးကိုဘယ်လိုဝေဖန်လဲဆိုတော့ jack of all trade အတိပယ်ကဘယ်လိုပေါက်သွားလဲ master of none လို့အတိပယ်ပေါက်သွားတာပဲနော်ဟိုဟာနဲ့ဒီဟာနဲ့အမျိုးစုံလုပ်တယ်လုပ်တော့အဲ့ဒီတရားထုတ်တာကိုလည်းဒီလိုပဲစမ်းကြည့်ပါလေနော်သို့တော့စမ်းကြည့်ရင်စမ်းကြည့်ရင်လည်းပဲစိတ်ဝင်စားလာစိတ်ဝင်စားလာတော့ကိုယ်စိတ်ထဲမှာဖြစ်တဲ့အဲ့ဒီမကောင်းမှုကိုလုပ်ချင်တဲ့စိတ်ကလေးတွေပေါ်လာပြီးဆိုရင်အဲ့ဒါကိုတိတ်ချာကြည့်ကြည့်နေတော့အတိတ်ကဘယ်လိုပေါက်သွားလဲဆိုတော့ဟိုကို့အိမ်လေးမှာအိမ်ထဲကိုဟိုခိုးပြီးတော့နော်မသိအောင်အလစ်မှာဝင်လာမဲ့လူတစ်ယောက်ကမယောင်းမလဲအိမ်လေးမှာရောက်နေလို့ရှိရင်အိမ်ရှင်ကစောင့်ကြည့်နေပြီးဆိုတော့အဲ့လိုဆိုရင်ဘယ်လိုနေမလဲအဲ့ဒီအိမ်ထဲကိုခိုးပြီးတော့ဝင်ရင်းနဲ့တခိုးကမဝင်ရတော့ဘူးနော်အိမ်ရှင်ကစောင့်ကြည့်နေတယ်ဆိုတာသိနေလို့ရှိရင်ဝင်ရပါမလားမဝင်ရဘူးနော်အဲ့ဒါလိုပဲအဲ့ဒီမကောင်းမှုကိုလုပ်ခြင်းနဲ့စိတ်ကလေးပေါ်လာပြီးဆိုရင်တတိလေးနဲ့သူ့ကိုစောင့်ကြည့်နေတော့ဒီတတိကအိမ်ရှင်စိတ်လေးလိုဖြစ်နေပြီနော်ဟုတ်မကောင်းမှုလုပ်ခြင်းနဲ့စိတ်ကတခိုးလိုဖြစ်နေပြီနော်အဲ့တော့သူ့ကိုစောင့်ကြည့်မှန်သိနေတော့သူတော်နဲ့မဝင်ရဘူးနော်အကင့်မရဘူးသိနေတယ်သိနေတယ်ဆိုတာကိုသူအကြည့်ခံနေရတဲ့အတွက်ကြောင့်နည်းနည်းတော့အတုံးဆုံးပဲနော်အဲ့လိုအဲ့လိုနဲ့ကြည့်ပါများတဲ့ခါကျတော့ဘလို့သဘောပေါက်လာလဲဆိုတော့ကိုယ်စိတ်ထဲမှာဖြစ်လာတဲ့လောဘတို့ဒေါသတို့မာနတို့အိတ်တမစ္ဆေယတို့မောဟဆိုတာတော့အံတန်တင်မှုလို့အစပိုင်းမှာကြည့်ဖို့မလွယ်ပါဘူးနော်တခြားဒီအိတ်တမစ္ဆေယတို့စသည်ဖြင့်ပေါ့လေအဲ့ဒါလို့ကြမ်းတမ်းတဲ့ကိလေသာစိတ်တွေဖြစ်တဲ့အခါမှာသူ့ကိုကြည့်နေလိုက်တော့ဘလို့သဘောပေါက်လာဆိုတော့သူ့ကိုကြည့်နေသေးတယ်သူနဲ့မပေါင်းဘူးဆိုတဲ့အတွက်ပါနေတယ်နော်သူ့ကိုမကြည့်လို့ရှိရင်တော့ तू ကကိုယ့်စီကိုဝင်ပူးလိုက်ပြီနော်ကိုကတော့မသိလိုက်ဘူးနော်ဝင်ပူးလိုက်ပြီးတော့ကိုနဲ့သူနဲ့အပေါင်းအသင်းဖြစ်သွားရောနှစ်ယောက်တော့မဟုတ်တော့နှစ်ယောက်ကိုနှစ်ခုပေါင်းပြီးတော့တစ်ယောက်တည်းဖြစ်သွားရောနော်အဲ့တော့လောဘကိုတိတ်ချစောင့်ကြည့်လို့ရှိရင်ဟောလောဘဖြစ်နေပါလားလို့သိနေတယ်နော်အဲ့တော့ပါဠိတော်မှာလည်းဘုရားဘယ်လိုဟောထားလဲဆိုတော့သရဂံဝစိတ်တံသရဂံစိတ်တံတိပဇာနာတိလို့ဟောထားတယ်နော်ရာဂနှင့်တကွဖြစ်သောစိတ်ကိုရာဂနှင့်တကွဖြစ်သောစိတ်ဟူ၍တိဤတဲ့နော်စိတ်ဟူ၍တိဤလို့ပဲပါတယ်နော်ငါဟူ၍တိဤလို့မပါဘူးငါစိတ်လို့လည်းမပါဘူးနော်အဲ့တော့အစမှာတော့လူကျင်တဲ့စိတ်ရာဂစိတ်တက်မဲ့တဲ့စိတ်ဖြစ်လာတဲ့ခါမှာအဲ့စိတ်ကိုကြည့်လို့ရှိရင်အစပိုင်းမှာတော့ငါလူကျင်တယ်လို့ပဲထင်တာပဲငါတက်မဲ့တယ်လို့ထင်တာပဲနော်ဆိုတော့ကြည့်ပါများတဲ့ခါမှာတတိအားကောင်းလာတဲ့ခါမှာခွာလိုက်တယ်လို့ဖြစ်သွားတယ်။ခွာလိုက်ပြီးကြည့်တဲ့ခါမှာဒါဟာစိတ်ကလေးတစ်ခုပါလား။လိုချင်တဲ့စိတ်ကလေးတစ်ခု၊ဆွလန်းတဲ့စိတ်ကလေးတစ်ခု၊တတ်မဲ့တဲ့စိတ်ကလေးတစ်ခုပါလားလို့မြင်ရတယ်နော်။အဲ့တော့သူ့ကိုအဲ့လိုခွာပြီးတော့ကြည့်လို့ရတဲ့ခါမှာသူဘလောက်ပဲအားကောင်းကောင်းကိုကြည့်တဲ့စိတ်ကပါအားကောင်းနေလို့ရှိရင်တစ်ခုကပူလို့မရတော့ဘူး။တတိလက်လို့ဖြစ်မသွားလို့ရှိရင်ခွာထားလို့ရတယ်။တတိလက်လို့ဖြစ်သွားပြီးဆိုရင်ခွာလို့မရတော့ဘူး။ပူးသွားရောနော်ပူးသွားရင်ပေါင်းသွားရင်ဘာဖြစ်လဲဆိုတော့ငါလိုချင်တယ်လို့ဖြစ်သွားရောနော်ပူးသွားတာပေါင်းသွားတာမဟုတ်ပဲနဲ့သူ့ကိုခွာပြီးတော့ကြည့်လို့ရှိရင်ဘာဖြစ်လဲဆိုတော့စိတ်ကလေးတစ်ခုဖြစ်နေတယ်လို့မြင်ရတယ်နော်လောဘစိတ်ကလေးတစ်ခုဖြစ်နေတယ်တတ်မှတ်တဲ့စိတ်ကလေးတစ်ခုဖြစ်နေတယ်ဆွေးလန်းတဲ့စိတ်ကလေးတစ်ခုဖြစ်နေတယ်အဲ့လိုမြင်ရတယ်နော်အဲ့တော့စိတ်ကိုစိတ်လို့မြင်ရတဲ့ခါမှာနော်လောဘကိုလောဘလို့မြင်နေရတဲ့ခါမှာသူ့ကိုသူထင်တိုင်းလောက်ခွင့်မပေးတော့ဘူးเนา ไอ้โลภะสิทธิ์ก็ลุกขึ้นน่ะโอ้ तू ทีนั้นลุกขึ้นมาไปเหรอ तू ค้านได้ไม่ลุกတော့เนาะโดมุลุกขึ้นดีสิทธิ์ก็ค้านน่ะแหละเว้ยပြောขึ้นน่ะดิပြောลุกขึ้นน่ะดิลุกတော့มั้ยไม่ติดหนอดาดิผิดกုံတော့มั้ยเนาะเออแล้ว तू สร้างขึ้นนี่ด้วยตัวจอง तू ค้านน่ะไม่ลุกတော့อู तू ค้านน่ะไม่ลุกปุ๊สิ่ง तू เนี่ยไม่ปองมุสระเลยเนี่ยขึ้นน่ะ तू กูจี้นี่แหละ तू เนี่ยไม่ปองมุเออลุไม้เนี่ยปองเนี่ยสุดาก็ตุ้ค้านน่ะลงมาเว้ยป้องเน่สุดะเดิบเป่าดาวเนาะตุ้ลุตุ้ลุไล่ลงมาเว้ยป้องเน่สุดะเดิบเป่าดาวเนาะตุ้ลุตุ้ลุไม่ลุปูตุ้ค้านน่ะไม่ลุปูส่วนเนาะตุ้เนี่ยป้องเน่สุดะเดิบไม่พออูเออกูสิเตมาผิดเดไอ้ลุโลภะรุโทสะรุเนาะมานะรุอิตตมิสริยะรุสุดะสิทธิ์ก็อะเมียวๆค้านนี่กูเนาะไม่ติ่นดอดาดิอะหมายลุค้านนี่ไอ้ลุลุค้านนี่ดาวูตุ้รุกูเม็ดฉี่ไม่ปะเบเน่เตชะส่องจี้ดิโลจิงตรุค้านน่ะไม่ลุบเนาะแล้วตรุบาโหค้านเนี่ยเลยสรแล้วเนี่ยแหละโลภะก็บาค้านเลยสรเอ้าอะไรโหย่าอ๋องลุไล่บลูนี้เนี่ยย่าย่าเองปิยอย่าเองเนาะปิยอมาเว้ยย่าเองเนาะสิทธิ์ชันดามาเว้ยไอ้ตรุตรุอ่ะแห่ซาไปดาวตะคาดนี่แหละเว้ยโลภะเนี่ยแห่ซาหมู่ขันแก้อะไรสิบาเลยเนาะสิลุตรุอ่ะย่าอ๋องลุไล่บาสรโหย่าอ๋องลุปี้ดวาบิย่าดวาบิเนาะย่าดวาไล่ขันกุกกูเมจิเลยสิทธิ์ชันดาบีล่ะเมจิတော့ခဏတော့ကျင်းတ်တယ်လို့ရှိရမယ်တကယ်တော့စိတ်မချမ်းသာဘူးနော်အဲ့တော့ပြီးခဲ့တဲ့3လလောက်ကဒကာကြီးတယောက်ကဘုန်းကြီးကိုမိကွန်းတစ်ခုမေးတယ်အရှင်ဘုရားတဲ့လူကျင်လုံးလို့စူးစမ်းပြတော့ရအောင်လုပ်ပါလေတဲ့လုပ်ပြီးမှရပါပြီခင်ဗျာတဲ့ရပြီးမှမလူကျင်တော့ရင်ဘယ်နဲ့လုပ်ရမလဲတဲ့နော်အဲ့တော့တခါတလေအဲ့လိုဖြစ်တတ်တယ်နော်လူကျင်လုံးလို့ရအောင်လုပ်တယ်ရအောင်လုပ်လို့ရတယ်ရပြီးမှမလူကျင်တော့ဒါနဲ့သူမိဘကိုလိုပြန်ဖြေရလဲဆိုတော့လိုချင်လို့လို့ရအောင်လုပ်ပြီးတော့ရထားတဲ့အရာဟာအကြွေပစ္စည်းဆိုရင်တော့လို့လွတ်ပြလိုက်ရုံပဲပေါ့လို့လော်လော်လေးပဲလို့ဒါမှလူဖြစ်နေဘယ်နဲ့လုပ်မလဲလို့လူဖြစ်နေတော့အဖြေမပေးနိုင်ဘူးလို့အဲ့ဒါတော့နော်ကိုယ်ပြဿနာကိုယ့်အကူပဲအဲ့တော့အဲ့လိုပေါ့နော်လိုချင်လုံးလို့ရအောင်လုပ်ပြီးတော့ရပြီးမှကိုထင်တယ်လို့စိတ်မချမ်းသာရတာတွေဟာလူတိုင်းပဲကြုံမှာပါနော်အဲ့တော့လောဘဆိုတာအင်တန်လက်စားတတ်တယ်ရအောင်လုပ်ရအောင်လုပ်ရရင်တော့စိတ်ချမ်းသာမယ်ရရင်တော့ပြောမယ်နော်ရရင်ကျင့်တတ်သွားမယ်သူအဲ့လိုထည့်စားတယ်နော်အဲ့တော့မရမချင်းနေမရှိတမ်းမရှိဖြစ်နေအောင်သူကသွားပေးနေတာပဲနော်အဲ့တော့သူဘာလုပ်တယ်လဲဆိုတာကိုကကြည့်နေလို့ရှိရင်တော်တော်စိတ်ဝင်စားကြရကောင်းတယ်နော်ဒါကြောင့်ဘုန်းကြီးကအဲ့ဒီလောဘစိတ်ဖြစ်လာလို့ရှိရင်အဲ့ဒီလောဘစိတ်ကိုစောင့်ကြည့်နေရတာကိုတော်တော်စိတ်ဝင်စားတယ်နော်စိတ်ဝင်စားမှုရှိဖို့လိုတယ်သူ့ကိုကြည့်ပါများတော့သူကပဲကိုယ့်ကိုပညာပေးပါတယ်နော်လောဘစီကပဲပညာတွေအများကြီးရပါတယ်နော်လောဘဟာငါမဟုတ်မှပုဂ္ဂိုလ်တရားမဟုတ်မှစိတ်တစ်ခုမျှတာဖြစ်ကြောင်းခန္ဓာတစ်ခုမျှတာဖြစ်ကြောင်းနော်တဘောပေါက်လာတယ်နော်အာယုန်တစ်ခုကိုအာယောနိတော့မနတိကာရဆိုတဲ့မသိတော့တဲ့နှလုံးသွင်းမှုမျိုးတွေဖြစ်လို့သူကအားကြီးလာတာပဲเนาะလိုချင်တဲ့စိတ်ဖြစ်လာတာပဲလို့သဘောပေါက်လာတယ်เนาะအဲ့တော့သူ့ကိုကြည့်ရင်ကြည့်နေပဲသူ့စီကပဲပညာတွေအများကြီးရတယ်ပုဂ္ဂိုလ်မဟုတ်ဘူးတရားမဟုတ်ဘူးစိတ်တစ်ခုပဲစိတ်နဲ့ရှင်ပြီးတော့ဖြစ်လာတဲ့လိုချင်တဲ့သဘောတစ်ခုပဲလို့ဒီလိုသဘောပေါက်လာတာပဲเนาะအဲ့တော့အဲ့လိုသဘောပေါက်တဲ့စိတ်ကိုပဲအတိညာဖြစ်လာပြီเนาะအဲ့တော့ပထမအဆင့်ကလောဘကိုလုံးလုံးကြီးကျင်းအောင်ပယ်ဖို့မဟုတ်သေးဘူးနော်လောဘကိုအနတ္တဆိုတာသဘောပေါက်အောင်မြင်ဖို့အဲ့ဒါအရေးကြီးပါတယ်အဲကြောင့်ပယ်ဖို့ထက်အနတ္တဆိုတာကိုမြင်ဖို့ကိုအရေးကြီးတယ်သူ့အကြောင်းကိုသိဖို့ကကိုအရေးကြီးပါတယ်နော်အဲတော့သူ့ကိုအဲ့ဒါလို့ဖြစ်တိုင်းဖြစ်တိုင်းစောင့်ပြီးတော့ကြည့်နေလို့ရှိရင်သူနဲ့အပေါင်းအသင်းမလုပ်ဘူးဆိုတဲ့အဓိပ္ပာယ်ပါသွားတယ်နော်အဲ့တော့ဘုန်းကြီးကအဲ့ဒါလေးကိုစဉ်းစားပြီးတော့ဘယ်လိုသဘောပေါက်လဲဆိုတော့အတေယနာသဗာလနံဆိုတာကအပြင်ပကလူမိုက်နဲ့မပေါင်းနဲ့ဆိုတာဒါကဟိုစောင်းမဲ့စင်ရှောင်းလို့ရသေးတယ်ကိုကမပေါင်းခြင်းဘူးဆိုရင်ရှောင်းလို့ရပါတယ်ဒါပေမဲ့ကိုယ်စိတ်ထဲမှာကိုကမိုက်ကျင်တဲ့စိတ်ရှိနေရင်တော့ရှောင်းဖို့ဆိုတာမလွယ်ဘူးနော်အဲကိုယ်တိုင်ကအဲ့လိုလောဘစိတ်ဒေါသစိတ်မောဟစိတ်မာနစိတ်အစ္တမစ္ဆယစိတ်ဆိုတာတွေကိုဖြစ်နေတဲ့ခါမှာမသိလို့ရှိရင်ဒီစိတ်တွေကိုပဲအပေါင်းဖော်လုပ်နေတဲ့သဘောမျိုးဖြစ်နေမယ်။အဲ့လိုဖြစ်နေမယ်ဆိုရင်တော့ဟိုအပြင်ပကလူမိုက်ကကိုယ့်ကိုအဖော်လာမဆိုင်တော့မှ ကိုယ်စိတ်ကပဲကိုယ်ကိုစီဆိုတာနဲ့ပဲကိုယ်ကိုယ်တိုင်ကမကောင်းမှုကိုဥဆောင်ဖို့တော့ကိုလုံးပြီးတော့မှာပဲလုံးမရမစိရင်ကိုယ်ကိုယ်တိုင်ကလူမိုက်ဖြစ်မသွားဘူးလားလူမိုက်ဖြစ်သွားပြီနော်အဲ့ဒီလေးတွေကိုပဲဘုန်းကြီးကအဲ့ဒီအနောက်နိုင်ငံသားတွေအမေရိကန်တွေကိုရှင်းပြပြီးတော့အဲ့လိုစဉ်းနေနေပြောတဲ့ခါမှာအဲ့ဒါကြောင့်လူမိုက်နဲ့မပေါင်းနဲ့လို့ဘုရားကဟောတာလို့သူတို့ရှင်းပြတော့သူတို့ကညီကြတယ်ညီကြတော့ဘုန်းကြီးကဘာဖြစ်လို့ညီတာလဲလို့နော်ကတော့လေးလေးနဲ့နဲ့စကားတွေပြောနေတာကိုကြီးတယ်ဆိုတော့ကြီးတယ်ဆိုတော့ပေါ့ပေါ့တဏ္ဍာတိတ်တွေတောက်သွားတာလေ။ဘာကြောင့်ကြီးတာလဲလို့မေးတော့သူတို့ကလူမိုက်နဲ့မပေါင်းနဲ့ဆိုရင်ဒီလိုတော့မှပေါင်းစီရလူမရှိတော့ဘူးခင်ဗျာတဲ့။လူမိုက်နဲ့မပေါင်းနဲ့ဆိုရင်ဒီလိုတော့မှပေါင်းစီရလူမရှိတော့ဘူးခင်ဗျာတဲ့။တပည့်တို့ကိုယ်တိုင်ကလူမိုက်ကြီးဖြစ်နေပါလေတဲ့။အော်အဲ့ဒီလိုဆိုရင်တော့လေမှန်ပါတယ်လို့နော်အဲ့တော့သူတို့ပြောတာတကယ်လွဲသွားပြီလားဆိုတော့မလွဲပါဘူးနော် more or less အနည်းနဲ့အများမိုက်တဲ့လူတွေပါပဲမိုက်လို့ပဲတော့ဒုက္ခရောက်နေတာပါလို့နော်တကယ်သာလိမ္မာနေကြရင်တော့ဒုက္ခမရောက်ပါဘူးနော်အဲ့တော့အရေးကြီးတာကကိုယ်စိတ်ထဲမှာအဲ့လိုဖြစ်လာတဲ့မိုက်တတ်တဲ့စိတ်တည်ပူလောင်ဆင်းရဲစေတတ်တဲ့စိတ်တည်နော်အကုသိုလ်ဒုစရိုက်တွေကိုလုတ်ဖို့စစ်စော်အားပေးနေတဲ့စိတ်တွေကိုမျက်စီမပြစီးတတ်ဖို့လိုပါတယ်နော်အဲ့လိုအတိတ်တွေမျိုးနဲ့စဉ်းစားကြည့်တော့မှအတွင်းကလူမိုက်နဲ့မပေါင်းမှုကပိုအရေးကြီးပါတယ်အတွင်းကမိုက်တတ်တဲ့စိတ်ကိုပဲလူမိုက်လို့တင်စားပြီးတော့ခေါ်လိုက်တာပါနော်ဒီအတွင်းကမိုက်တတ်တဲ့စိတ်ဖြစ်တဲ့လူမိုက်နဲ့ပေါင်းနေသေးသေးရဲ့အပြင်လူမိုက်ကိုရှောင်ဖို့ဆိုတာမလွယ်ဘူးနော်အတွင်းကမိုက်တက်တဲ့စိတ်ကိုကမျက်စီမပြကြည့်ပြီးတော့သူ့ကိုမပေါင်းမှုဆိုရင်တော့အပြင်လူမိုက်ကိုရှောင်ဖို့ဆိုတာတော်တော်လွယ်ပါလေ။နော်။ဒါကြောင့်တကယ်တမ်းအတိဝနနာစဘာလနာဆိုတဲ့တရားတော်ကိုပြည့်ပြည့်ဝဝကျင့်သုံးခြင်းတည်းဆိုရင်ပရိပဌံတရားမှာပါပဲနဲ့မလွယ်ဘူးလို့ပဲသဘောပေါက်ပါလေ။နော်။မျက်စီနဲ့စိတ်ကရှိနေတာ။သူ့ကိုမှစောင့်မကြည့်ဘူးဆိုရင်တော့အခုဒီနေ့မမိုက်သေးဘူးမြဲမနက်ဖန်တစ်ပတ်ခါတော့မသေးကြဘူး။နော်။ဒီနေ့နေတော့မိုက်ချင်မိုက်အောင်ပါပဲ။အဲ့တော့အဲ့လိုအဓိပ္ပာယ်လေးကိုကြည့်ပြီးတော့နော်နည်းနည်းနည်းနည်းစဉ်းစားကြည့်ချင်းတယ်နော်။ဘုန်းကြီးလည်းကျွန်တော်မှမှန်တွေးလို့တရားသမားတွေလည်းကျွန်တော်မှမှန်တွေးစေချင်ပါတယ်။ဘုန်းကြီးအထင်တော့နော်ပြောပြတာပါ။မြတ်စွာဘုရားဟောတဲ့အဓိပ္ပာယ်ကအပြင်လူနိုင်နဲ့မပေါင်းယုံတော့တင်ဟောတယ်လို့မယူဆပါဘူး။နော်။အဲ့ဆိုအတွင်းမှာမိုက်ချင်တဲ့စိတ်ရှိနေတဲ့သူကအပြင်လူနိုင်နဲ့မိုက်နေတာတော့ပေါင်းမိမှဧကံမောချပဲ။နော်။ဒါကြောင့်ဒီမင်္ဂလာတုတ်ကဒီအတေယနာစဘာလနာဆိုတဲ့ဒီတရားလေးကိုဘုန်းကြီးကသတိပဋ္ဌာန်တရားတွေကသတာကံဝါစိတ်တံသတာကံစိတ်တံဒီပဇာနာတိသဒောတံဝါစိတ်တံသဒောတံစိတ်တံဒီပဇာနာတိနော်ဒောသစိတ်ဖြစ်နေရင်လည်းပဲဒောသစိတ်ဖြစ်နေတယ်လို့သိတယ်ဒောသနဲ့တကွဖြစ်သောစိတ်ကိုဒောသနဲ့တကွဖြစ်သောစိတ်ဟူ၍တိဤနော်တိဤဆိုတာကကြည့်နေတဲ့သူကသိမှာပါတော့နော်အဲ့ဒီနှစ်ခုကိုဘုန်းကြီးကတွဲလိုက်တယ်သတိပဋ္ဌာန်တရားနဲ့မင်္ဂလာတရားတော်ကတရားတော်နဲ့ကိုနှစ်ခုတွဲပြီးတော့စဉ်းစားတယ်စဉ်းစားတော့ဒီနှစ်ခုတွဲမှပဲအရှင်ပြင်းတယ်လို့ဒီလိုသဘောပေါက်တာနော်ဒီနှစ်ခုတွဲမိမှပဲအတိတ်ကတကယ်ပြည့်စုံမယ်လေးနဲ့မယ်လို့ဒီလိုသဘောပေါက်လိုက်တာနော်အဲဒီလိုနဲ့ပဲတဖြည်းဖြည်းနဲ့တရားထုတ်တယ်လဲဝါသနာပူပါလာတော့တရားအားထုတ်တဲ့အချိန်နဲ့ပူပေးလာတယ်ပူပေးလာတော့သဘာဝပါပဲနော်တရားရဲ့သဘာဝကိုကသူ့ကိုကြံကြံအားထုတ်လာလို့ရှိရင်တခါတည်းစိတ်ကအင်မတန်ကြည်လင်တာအေးချမ်းတာမျိုးတွေ့ရပါတယ်နော်လောဘလည်းလုံးဝကင်းနေတဲ့စိတ်မျိုးဖြစ်ပါတယ်နော်ဒေါသလည်းပဲလုံးဝမရှိဘူးကင်းနေတယ်သိနေတာဘူးနော်အဲမောဟလည်းကင်းနေတယ်မာနလည်းကင်းနေပါတယ်အိတ်တာမျက်စိတရားကောသူလည်းကင်းနေပါတယ်နော်တတိတမာတိကအင်မတန်ကောင်းနေတဲ့အခါမျိုးမှာနော်အဲအိတ်တာမျက်စိကလည်းကင်းနေတယ်ဩဒိသကုတ်ကုသလို့ခေါ်တဲ့ပြန့်လင်းတတ်တဲ့ပူလောင်တတ်တဲ့စိတ်တွေလည်းကျင်းနေတယ်နော်ဝိသိကိစ္စလို့ခေါ်တဲ့ဖရာတရားတန်ခါရဏသုံးပါးနဲ့ပတ်သက်ပြီးတော့ယုံမှန်တန်မြတ်ဖြစ်တဲ့စိတ်တွေကလည်းအဲ့ဒီချိန်မှာဖြစ်မနေဘူးတွေးမနေဘူးကျင်းနေတယ်နော်နိုင်ကြီးတဲ့သဘောထိုင်းမိုင်းတဲ့သဘောလည်းပဲမရှိဘူးနော်သီနာမိတ်တာဆိုတော့လည်းကျင်းနေတယ်အဲ့လိုခါမှာစိတ်ကအင်တန်ကြည်လင်တန့်ရှင်းပြီးတော့စိတ်ရဲ့အင်အားတွေကလည်းပြည့်နေတယ်နော်အဲ့တော့အဲ့လိုစိတ်လေးဖြစ်တာလေးကိုကြည့်ပြီးတော့အော်ဒီစိတ်ကလေးကတော်တော်ကြည်လင်အေးချမ်းပြီးတော့တန့်ရှင်းနေပါလားဒီလိုစိတ်ကလေးကတော်တော်ချမ်းသာတယ်ပါလားတော်တော်ပေါ့ပါတယ်ပါလားနော်အဲ့တော့ တနည်းအားဖြင့်ပြောရမဆိုရင်ကိုယ်စိတ်ကလေးကိုပြန်ကြည့်ပြီးတော့ကိုယ့်ကိုယ်ပြန်ကြည်ညိုနေတယ်ဆိုတော့နော်ကိုယ့်စိတ်ကလေးကိုပြန်ကြည်ညိုခြင်းနဲ့စိတ်တော်ပေါက်တယ်နော်အဲ့လိုခံမျိုးမှကြည့်ပြီးတော့တခါတင်းပြန်တယ်ဒီစိတ်မျိုးနဲ့အများနေရရင်တော်တော်ကောင်းပါပဲနော်ဒီလိုစိတ်မျိုးနဲ့များနေရင်တစ်သက်လုံးနေရတော့မှတော်တော်ကောင်းပါပဲအဲ့လိုတင်းပြီးတယ်နော်တင်းပြီးတော့တခါမင်္ဂလာတရားတော်ပြန်တွေးပြန်တော့ပြီးတော့ပါဠိတာနင်္စသေဝနာဆိုပြီးတော့ပါဠိတာကိုနော်အဲ့တော့အဲ့ဒီပဏိတာနင်္စဒေဝနာဆိုတဲ့အတိတ်တွေကပညာရှိသူတို့ကောင်းနဲ့ပေါင်းဖော်ရခြင်းဒီလည်းပဲကြီးပွားရာကြီးပွားကြောင်းတိုးတက်ရာတိုးတက်ကြောင်းအောင်မြင်ရာအောင်မြင်ကြောင်းပြည့်စုံရာပြည့်စုံကြောင်းဖြစ်ပါတယ်ဆိုတော့ဒါနဲ့မှန်ပါတယ်နော်ငယ်ငယ်လုံးကလေးကဘုန်းကြီးတို့မိဘကောင်းကောင်းနဲ့နေကြရတယ်ဆိုတော့ဘုန်းကြီးတို့မိဘတွေလည်းပဲဟို perfect ကြီးတော့ဖြစ်တော့မဟုတ်ပါဘူးနော်လုံးလုံးအတော်တရားရှင်းနေတဲ့သူတွေမဟုတ်တဲ့တို့ကြောင့်တို့မှလည်းပဲလွဲတာမှားတာကျင်းကြတော့ရှိမှာပါပဲတို့တော့ထုံကြီးကြည့်လိုက်မယ်ဆိုရင်တော့ကောင်းပါလေနော်လူစီအမှုကြီးကြီးမားမားသူတို့မလုပ်ခဲ့ပါဘူးနော်အဲဘုန်းကြီးတို့ရဲ့ဆရာစာရီပီတီတင်ပြီးခဲ့တဲ့ဆရာတွေလည်းကြည့်လို့ရှိရင်အကျင့်စာရိတ္တအန္တန်ကောင်းပါလေဂုံတိတ်ခါအန္တန်ရှိပါတယ်နော်ကိုယ်လည်းပဲအကျင့်စာတ္တကောင်းအောင်ဂုံတိတ်ခါရှိရှိနေတတ်အောင်သင်ပေးပါလေနော်အဲနောက်ပိုင်းမှာယဟန်ဖြစ်လာတဲ့ခါမှကျတော့လည်းပဲဥပဇေဆရာကမ္မထနာစရိယဆရာတော်တွေနေသီးဆရာတော်တွေကလည်းပဲနေသာထိုင်တတ်အောင်တင်ပေးတယ်စာပေတင်ပေးတယ်တရားထုတ်တောင်းတင်ပေးခဲ့တယ်အဲ့ဒါလိုပညာရှိသူတော်ကောင်းတွေနဲ့နည်းနည်းတွေ့ကြရသိကြရပေါင်းကြရတဲ့အတွက်ကြောင့်ပဲတရားဘက်ကလည်းပို့ပြီးတော့ဝါနာပါလာပြီးတော့တရားလို့ဒီကုသိုလ်ကောင်းမှုတွေလုပ်ဖြစ်တယ်အကျိုးမတန်များပါပဲနော်နောက်တော့ဒီလိုတရားထုတ်ပြီးတော့ကိုယ်စိတ်မှာကြည်လင်အေးချမ်းတန်းရှင်းနေတဲ့စိတ်မျိုးဖြစ်လာတဲ့ခါအဲ့ဒီစိတ်ကိုကြည့်တော့ဒီစိတ်လေးနဲ့များဒီလိုစိတ်မျိုးနဲ့များအများသားနေရရင်ကောင်းမှာပဲဆိုတဲ့စိတ်ကဖြစ်လာတယ်နော်အခုရမိဘဆရာသမားတွေကတော့ဘယ်လိုနေပါဘယ်လိုထိုင်ပါနော်ဘယ်ဟာတော့မလုပ်တင်ဘူးဘယ်ဟာအကုတို့ဘယ်ဟာကုတို့တွန်းတင်ပေးခဲ့ပါလေနော်ဒါကကိုယ်ကိုစဉ်းစားစရာလေးရအောင်တင်ပေးတာပဲဖြစ်တယ်နော်ကိုကတော့နာခံမယ်မှတ်သားမယ်စဉ်းစားမယ်ရှင်းသုံးမယ်ဆိုရင်တော့အကျိုးများမှာပဲကို့ကိုတကယ်ဟိုကိုယ်ကိုယ်တိုင်းကတကယ်မကျင့်သုံးလို့ရှိရင်မခံရလို့ရှိရင်သူတို့ဘာမှလုပ်မသိနိုင်ပါဘူးနော်ကိုယ်ကိုယ်တိုင်းကဒီသတိပဋ္ဌာန်တရားကိုအားထုတ်ပြီးတော့ကိုယ်စိတ်မှာဖြစ်နေတာတွေကိုကြည့်ပြီးတော့သိပြီးတော့နေလာတဲ့ခါမှာစိတ်တန်ရှင်းစီလင်အေးချမ်းလာတဲ့ခါကျတော့ဒီတန်ရှင်းစီလင်အေးချမ်းတဲ့စိတ်လေးဟာတကယ်အပေါင်းဖော်လှုပ်ထိုက်တဲ့စိတ်ပဲလို့ဒီလိုသဘောပေါက်လိုက်ပြန်တယ်နော်ဘာလို့လဲဆိုတော့အဲ့လိုလောဘလည်းကျင်းနေတယ်ဒေါသလည်းကျင်းနေတယ်မောဟလည်းကျင်းနေတယ်မာနလည်းကျင်းနေတယ်အတ္တမစ္ဆေလည်းကျင်းနေတယ်နော်ဥဒိစ္စကုက္ကုစဆိုတဲ့ပူလောင်တဲ့စိတ်တွေကျန်းနေတဲ့စိတ်တွေလည်းကျင်းနေတယ်ခိနမိတ်တာဆိုတာလည်းထိုင်းမိုင်းနိုင်လည်းကျင်းနေတယ်နော်အဲ့လိုကျင်းနေတဲ့စိတ်မျိုးနဲ့အကုသို့လုပ်လို့ရမလားမရနိုင်ဘူးနော်ဒီလောက်ကြည်လင်အေးချမ်းတော့ဒီလောက်ကုသိုလ်စိတ်တွေဖြစ်နေတာနော်ကုသိုလ်ပဲလုပ်လို့ရတယ်အကုသို့လုပ်လို့မရပါဘူးနော်အဲ့တော့ဒီလိုစိတ်မျိုးနဲ့ပဲကြကြနေရရင်ကောင်းပါလေဒီလိုစိတ်မျိုးကိုပဲဟိုမွေးမြူထားရရင်ကောင်းတယ်ပွားများနေရရင်ကောင်းတယ်လို့ဒီလိုသဘောပေါက်ပါလားနော်အဲ့ဒီလိုသဘောပေါက်ပြီးတော့တန်းနဲ့လောက်အဲ့လိုစိတ်ကလေးတွေကိုပဲထင်းသိမ်းပြီးတော့နေပါလေအဲ့တော့အဲ့လိုစိတ်နဲ့နေရတာအင်မတန်ချမ်းသာပါလေနော်အင်မတန်လွတ်လပ်တယ်အင်မတန်ပေါ်ပါပါလေစိတ်ထဲမှာပြည့်စုံနေတယ်ပြည့်ဝနေတယ်ခံစားမှုမျိုးရပါတယ်နော်ဒါကြောင့်ဟိုငယ်ငယ်တည်းကဘုန်းကြီးတို့လည်းလူကျင်နာတွေအများကြီးရအောင်ကြိုးစားခဲ့ပါရတဲ့လောက်လည်းရပါတယ်။ရတဲ့အချိန်ကိုကိုမေးပါတယ်။ပြည့်စုံသွားပြီလား၊ကျဉ်းတ်သွားပြီလား။ကိုမေးပါတယ်နော်။ခဏတော့ပြောသလိုလိုရှိနေတယ်။ပြည့်စုံသွားပြီ၊ကျဉ်းတ်သွားပြီဆိုတော့အဖြစ်မျိုးမရပါဘူးနော်။နောက်တစ်ခုကဘုန်းကြီးတို့ငငယ်ကလေးကဟိုဘယ်လိုပြောရင်ကောင်းမလဲတော့မသိဘူးနော်။ကိုကြောင့်ကိုပြောတာတော်တော်မကောင်းဘူး။ဘုန်းကြီးကအန်တန်ကောင်းမှန်တတ်တဲ့သူဖြစ်တယ်နော်။ပညာပြောစကားကိုသိနားထောင်လည်းမရှိဘူးနော်ရစွထုအင်တာလောက်တဲ့အချင်းရှိတယ်အဲ့လိုအချင်းရှိတော့ဥပမာတယောက်ကကိုယ်ကဒါကောင်းနေဒါလုတ်ပါလို့ပြောရင်မလုတ်ချင်ဘူးဘာလို့ဆိုတော့သူခိုင်းလို့လုတ်ရတာမကောင်းဘူးလို့ယူဆတယ်နော်မလုတ်လတ်တော့ဘူးသူကကိုယ်ဆရာလုတ်နေသူခိုင်းနေတော့ကိုယ်ကလုတ်နေရပြီဆိုတော့မလုတ်လတ်ဘူးလို့ယူဆတယ်လုတ်လတ်ခြင်းနဲ့စိတ်ရှိတာဘူးဘလောက်ထိအောင်တစ်ခါလေအရွတ်တက်တက်တလဲဆိုတော့ကိုယ့်အကိုကောင်းတာလေးတခုလုပ်နေပြီနော်အဲ့တော့တယောက်ကလာပြောအေးအဲ့ဒါကောင်းတယ်လုပ်လို့ပြောလိုက်ရင်ရလိုက်ပါမလုပ်တော့ ကိုယ်ကလုံနေတာလုံနေပြီပဲဘာလို့လာပြောနေလဲ။ तू ပြောရင်ဆက်လုံနေရင် तू ပြောလို့လုံတယ်လို့ဖြစ်သွားမယ်။အဲ့တော့မလုံတော့ဘူး။အဲ့ဒါလို့ဟိုသူများကိုယ်ကိုလာပြီးတော့သွမ်းမိုးတာ။ဩဇာပေးတာ။မကြိုက်ဘူး။တခါလေချင်းမွန်းလိုလိုလိုနဲ့ကိုယ်ကိုကွန်ထရိုးလုပ်တာလည်းရှိတယ်။တိတ်တော်တာပဲ၊တိတ်လိမ်မာတာပဲဆိုတော့ဒါငါ့ကိုလာပြီးတော့ကျိုးနဲ့တုတ်တာပဲ။ဒီလိမ်မာတယ်ဆိုတဲ့စကားကငါ့ကိုလာပြီးတော့ကျိုးနဲ့တုတ်လိုက်ပြီလို့နော်။အဲ့တော့လိမ်မာရလို့ပြန်ရင်မလိမ်မာဘူးလို့ပြန်ပြောလိုက်တယ်နော်အဲ့လိုအဲ့နောက်တစ်ခုလဲဘယ်ဟာဘယ်ဟာတော့မလုတ်ပါနဲ့လို့ပြောရင်အေးမလုတ်ပါနဲ့ဆိုကြမှာပဲလုတ်တော့မယ်လို့အဲ့ဒါ तू မလုတ်ပါနဲ့ပြောလို့မလုတ်ပဲနေရင် तू စကားနားထောင်ရောက်တော့ဒါမလွတ်လပ်တော့ဘူးနော်အဲ့တော့ဘလို့ကြီးစလဲဆိုတော့ तू များစကားနားထောင်ရတာမလွတ်လပ်ဘူးနော်အဲ့တော့ငယ်ရတဲ့စိတ်ရှိတော့ဘလို့ကြီးစလဲတခါဆိုတော့ तू များကိုစန့်ကျင်ပဲလုပ်ရတာဟာလွတ်လပ်တယ်လို့ယူဆလိုက်တယ်နော်ဘလောက်မှားလဲဆိုတာစဉ်းစားကြည့်ဖို့ရနော်အဲ့တော့နောက်တော့ဒီတရားကိုလည်းတစ်ဖက်ကစိတ်ကဝါနာပါတာ ਉਹ နော်ဘုန်းကြီးရဲ့စိတ်မှလည်းလိုပဲမိုက်ချင်းတဲ့စိတ်ကလည်းတစ်ဖက်ကရှိတယ်ကောင်းချင်းတဲ့စိတ်ကလည်းတစ်ဖက်ကရှိတာ ਉਹ ရှိတော့ကောင်းချင်းတဲ့စိတ်ကလေးနဲ့တရားစာပေလေးဖတ်တရားအားထုတ်တော့ကိုယ်စိတ်ကလေးအဲ့လိုကြည်လင်အေးချမ်းတန့်ရှင်းဆိုတော့လွတ်လပ်နေတဲ့ခါမှာရှိလိုက်တော့ဒီစိတ်ကပြည့်စုံနေတဲ့စိတ်ဒီစိတ်ကလွတ်လပ်နေတဲ့စိတ်ပဲနော်အဲ့တော့ react လောက်တာဟာလွတ်လပ်မှုမဟုတ်ဘူးနော်သူတစ်ပါးကတခုခုပြောလို့ကိုကဒံပြန်လိုက်တာသူ့ကိုစန့်ကျင်ပဲလုပ်လိုက်တာဟာလွတ်လပ်တာမဟုတ်ဘူးနော်ပြီးတော့မကောင်းတဲ့စိတ်တွေကမကောင်းတာလို့ကိုတိုက်တွန်းလို့ကိုကမကောင်းမှုကိုတွားလုပ်လိုက်တာဟာဒါလည်းလွတ်လပ်တာမဟုတ်ဘူးနော်မကောင်းမှုရဲ့လောမှုမှုခံနေရတာလွတ်လပ်တဲ့စိတ်မဟုတ်ဘူးအဲ့တော့သူတစ်ပါးကလောမှုထားတာမှမလွတ်လပ်တာမဟုတ်ဘူးနော်ကိုစိတ်ကပဲကိုကိုမကောင်းတာလုပ်ဖို့တိုက်တွန်းထားတာရှေ့စော်ထားတာလွှမ်းမိုးထားတာဟာလည်းပဲမလွတ်လပ်တာပါပဲ။အကြောင်းပုံကြီးကခဏခဏဒီချက်ကိုထည့်ရေးတယ်။လွတ်လပ်တယ်ဆိုတာကတိနဲ့ဉာဏ်နဲ့ကြည့်ပြီးတော့အသင့်တော်ဆုံးအကောင်းဆုံးကိုလှုပ်လိုက်တာဟာလွတ်လပ်တာပါ။နော်။စိတ်ထင်တိုင်းလှုပ်ထင်တိုင်းထလှုပ်တာဟာလွတ်လပ်တာမဟုတ်ပါဘူး။နော်။သူတစ်ပါးကိုအရွက်တိုက်ပြီးတော့ဆန့်ကျင်တာဟာလွတ်လပ်မှုမဟုတ်ဘူး။အရွက်တိုက်ကိုဆန့်ကျင်လိုက်တယ်ဆိုတာကိုကတနည်းအားဖြင့်သူတစ်ပါးရဲ့အကြောင်းမူခံလိုက်ရပါပြီနော်သူ့ကိုငါဆန့်ကျင်တယ်ဆိုတာကိုက तू ကငါ့ကိုလွှမ်းမိုးထားတယ်ဆိုတဲ့အသေးပဲပါသွားပြီနော်တိတ်ကြသတိထားပြီးတော့ကြည့်ပါနော်ဒီလေးတွေကသဘောပေါက်ဖို့မခင်းရင်းပါဘူးအဲ့တော့ဘုန်းကြီးငယ်တွေကအင်တန်လွတ်လပ်ခြင်းနဲ့စိတ်ရှိပါတယ်နော်လွတ်လပ်မှုကိုအလိုလားဆုံးသဏ္ဍာန်ထဲမှာစိတ်သဏ္ဍာန်ထဲမှာအလိုလားဆုံးအရာလွတ်လပ်မှုပဲအဲ့တော့လွတ်လပ်မှုကိုအမြန်လိုလာတော့ကိုယ်စိတ်တွေကိုကြည်ပြီးတော့နေတယ်ဒီစိတ်ကလွတ်လပ်တဲ့စိတ်လားဒီစိတ်ကမလွတ်လပ်တဲ့စိတ်လားတတိထားပြီးကြည်တယ်နော်ဥပမာရိုးစဆုံးဆိုပါတော့သူတစ်ပါးကိုတစ်ခုခုလှူလိုက်တယ်ဆိုပါတော့အဲ့လှူတဲ့စိတ်ကိုပြန်ကြည့်တယ်ငါလွတ်လပ်တဲ့စိတ်နဲ့လှူလိုက်တာလားမလွတ်လပ်တဲ့စိတ်နဲ့လှူလိုက်တာလားတတိထားပြီးတော့ကြည်ပြီးရင်ကြည့်ပါလေတစ်ခါတည်းတော့တစ်ခုခုကိုမျောလင့်ပြီးတော့ပေးလိုက်တာအဲ့လိုဆိုရင်ဒါမလွတ်လပ်ဘူးဘာမှမမြော်နဲ့မနဲ့ပေးလိုက်ရရင်အဲ့လွတ်လပ်တာပဲနော်အဲ့တော့ तू ကလည်းကိုယ့်ကိုပြန်ပေးရမယ်လို့တောင်းဝန်မရှိတော့ဘူးကိုယ်ကလည်းရမယ်လို့မျော်လင့်ချက်မရှိတော့ဘူးအဲ့တော့နှစ်ဖက်စလုံးလွတ်လပ်သွားပြီနော်ကိုယ်ကသူ့စီကတစ်ခုခုမျော်လင့်နေတယ်ဆိုရင် तू လည်းမလွတ်လပ်ဘူးကိုယ်လည်းမလွတ်လပ်ဘူးနော်သူ့မှလည်းပဲငါပြန်ပေးရအောင်မယ်ကိုယ်မှလည်းပဲဘယ်တော့ပြန်ပေးမလဲဆိုတော့စောင့်နေရအောင်အဲ့တော့အဲ့ဒါလို့ဒီမင်္ဂလာတုံနဲ့ဂရိပဌာနာတုတ်ကိုတွဲပြီးတော့စဉ်းစားပြီးတော့ကြည့်တဲ့ခါမှာတော်တော်ကိုအတိတ်ပဲလေးနဲ့တောင်တွေ့ရပါတယ်နော်။ဒါကြောင့်တကယ်ဒီမင်္ဂလာတရားတော်ကိုပြည့်ပြည့်ဝဝအကျင့်သုံးခြင်းနဲ့ဆိုရင်ဂရိပဌာန်တရားနဲ့တွဲမှဖြစ်မယ်လို့ဘုန်းကြီးတော်ဒီလိုပဲတွေးမိပါတယ်နော်။အဲ့ဒါလို့နဲ့ဒီကောင်းတဲ့စိတ်ကလေးကိုပဲနော်ဘုန်းကြီးကဆက်ပြီးတော့ကြည့်ပါတယ်။ကြည်လင်နေတယ်တန့်ရှင်းနေတယ်အေးချမ်းနေတယ်အဲ့လိုကြည်လင်အေးချမ်းတန့်ရှင်းနေတဲ့စိတ်လေးကိုကြည့်ပြီးတော့ဒါလေးကိုသဘောကျရနေတယ်နှစ်သက်နေတယ်အဲ့ဒီနှစ်သက်တဲ့စိတ်လေးကိုတော့မတွေ့မိဘူးမကြည့်မိဘူးဆိုပါတော့နော်အစလည်းမှမသိဘူးမသိတော့နောက်တစ်ခါတရားသွားထိုင်ပြီးဆိုတာနဲ့စိတ်ကဘာဖြစ်နေပြီလဲအဲ့ဒီစိတ်ကဘယ်တော့ရမလဲမမြန်လို့ခြင်းတယ်နော်တရားထိုင်ပြီးဆိုတာနဲ့ချင်းအဲ့ဒီစိတ်မျိုးကိုလိုခြင်းပြီးလိုခြင်းလို့စူးစားလေလေစိတ်ကရောက်ရခက်လေလေဖြစ်လာတယ်ဟောကြာလေမရလေစိတ်ကမငြိမ်သက်လေဖြစ်လာတယ်နော်အဲ့တော့စိတ်မချမ်းသာတော့နော်အဲ့ဒီစိတ်ကလေးကဘယ်ရောက်သွားပြီလဲအဲ့ဒီစိတ်မျိုးဘာလို့မပြန်မရနိုင်တာလဲဆိုတော့ကိုယ့်ကိုယ်ကိုလည်းမကြည်မနှံ့ဖြစ်တယ်နော်ခ ဖြစ်တော့ပြန်တတိထားလို့ပြန်ကြည့်တယ်။ဟောအဲ့ဒီကြီးနေအေးကြမ်းတန့်ရှင်းနေဆိုတဲ့စိတ်ကိုယ်တော်မှလိုချင်တဲ့စိတ်ကဖြစ်နေပြန်တာကိုအဲ့ဒီစိတ်ဖြစ်နေတာတောင်မှစိတ်ကမအေးကြမ်းတော့ဘူး။ဟောအဲ့တော့တရားထိုင်တဲ့အခါမှာကိုယ့်ကိုယ်ကိုဘယ်လိုတတိပေးလဲဆိုတော့အဲ့ဒီစိတ်ကသူဖြစ်เสียအကြောင်းရှိတဲ့အခါမှာသူဟာသူဖြစ်လာလိမ့်မယ်။အဲ့ဒါကိုမမျှော်လင့်နဲ့။ပစ္စုပန်တဲ့တဲ့အခုဖြစ်နေတဲ့ခန္ဓာကိုယ်မှာဖြစ်နေတာစိတ်မှာဖြစ်နေတာကိုပဲပစ္စုပန်တဲ့တဲ့ကြီးနေပါဘာကူမှမမျှော်ပါနဲ့မျှော်တယ်ဆိုတော့ကိုကပစ္စုပန်မတည့်တော့ဘူးအနာဂတ်ကိုရောက်နေပြီနော်ပစ္စုပန်မတည့်ဘူးဆောတတိထားကြည့်နော်ဘယ်တော့တိမ်မှုတယ်နော်ဒီကြည်လင်အေးချမ်းတန့်ရှင်းပါတယ်ဆိုတော့စိတ်ကိုလိုချင်နေသေးတယ်ဆိုရင်တောင်မှမအေးချမ်းသေးပါဘူးလို့နော်အဲ့ဒါကတော့တရားကိုရည်ရှိအားထုတ်ဖို့တဲ့လူတိုင်းကြုံမှုမှာပါနော်ဟိုစိတ်ကလေးဘယ်တော့ပြန်ရမလဲလို့အင်တာမျှော်လင့်ပါတယ်အဲ့လိုကြည့်တော့အဲ့ဒီမျောလင်းနေတဲ့စိတ်ကလေးပါမရှိတော့တဲ့ခါမှမှစိတ်ကပိုးပြီးတော့အေးချမ်းသွားပြီးတော့ပစ္စုပန်တဲ့ပစ္စုပန်တဲ့တဲ့နဲ့ကြိုးစားပြီးတော့အထုတ်သွားတဲ့ခါမှတဖြည်းဖြည်းစိတ်ကကြည်လင်အေးချမ်းနဲ့တည်းလေးပြန်ရတာနော်အဲ့ဒီကြည်လင်အေးချမ်းတဲ့စိတ်တွေရတဲ့ခါမှအဲ့ဒီစိတ်ကိုတစ်ခါပြန်ကြည့်တော့ဒီစိတ်ကလည်းပဲအကြောင်းရှိမှဖြစ်တဲ့အနတ္တတရားပါငါလိုချင်တိုင်းဖြစ်လာမှာမဟုတ်ဘူးသူကလည်းငါစိတ်မဟုတ်ဘူးကြည်လင်အေးချမ်းနေတဲ့စိတ်တော်မှငါစိတ်မဟုတ်ဘူးအကြောင်းရှိပြီဖြစ်လာတဲ့စိတ်တစ်ခုပါပဲလိုချင်တိုင်းလည်းမရနိုင်ဘူးအကြောင်းရှိမှပဲဖြစ်တယ်ငြင်းလည်းမမြဲပါဘူးနော်ဝိပဿနာဉာဏ်ဆိုတာလည်းမမြဲပါဘူးနော်သူလည်းဖြစ်တဲ့အချိန်မှဖြစ်လာပြီးတော့ဖြစ်ပြီးလည်းဒီလိုပဲပြတ်သွားတာပါပဲဆိုသူ့ကိုယ်ကပြန်ပြီးတော့ဝိပဿနာရှုရပြန်နော်သူ့ကိုယ်ကအနိစ္စအနေနဲ့မြင်အောင်ရှုရတယ်သူ့ကိုယ်ကအနတ္တအနေနဲ့မြင်အောင်ရှုရတယ်သူ့ကိုဒုက္ခအနေနဲ့မြင်အောင်ရှုဖို့ကြတော့တော်တော်ဖြစ်တယ်နော်အဲသူ့ကိုဒုက္ခအနေနဲ့မြင်အောင်ဘယ်လိုပဲရှုလို့ရလဲဆိုတော့ဖြစ်တော့မှာတော့ဒုက္ခမဟုတ်ဘူးဒါပေမဲ့မမြဲတဲ့အတွက်ကြောင့်ဒုက္ခပါပဲနော်ဝိပရိနာမဒုက္ခအနေနဲ့သူ့ကိုရှုလို့ရတယ်အဲ့တော့ဖြစ်အောင်လည်းပဲလုံလဝရိယကြီးကြီးနဲ့တော်တော်အားဆက်ရပါတယ်နော်အဲ့တော့ဖြစ်အောင်ဖန်တီးရတဲ့ဒုက္ခလည်းရှိနေတယ်နော်ငါဒီလိုနဲ့ပဲဒီမင်္ဂလာတရားတော်လေးလည်းထက်ခါထက်ခါဖတ်ယတိပဏ္ဏတရားတော်ကိုလည်းထက်ခါထက်ခါဖတ်ဖတ်ပြီးတော့ခုစလုံးကိုပဲရှင်ပြီးတော့တွေးပြီးတော့အားထုတ်တော့နေလာခဲ့တာပါပဲအခုချိန်ထိပါပဲနော်။နောက်ဒီပထမဂါထာထဲမှာပဲတတိယအပိုက်တတိယမင်္ဂလာဗါတဲ့တော့ပူဇာစပူဇနီယနံဆိုတာလေးကပါပြန်တယ်နော်။ပါတော့ဒါကလည်းဘုရားရှိတော်မြမျိုးနဲ့ဆင်းရဲပါပဲနော်။ဆင်းရဲတော့ပူဇော်တဲ့ပူဇော်ထိုက်တဲ့ပုဂ္ဂိုလ်ကိုပူဇော်ရခြင်းဒီမင်္ဂလာလို့ဆိုတယ်နော်။ဒါကိုဒီထက်ရိုးတဲ့စကားနဲ့ပြန်ပြောလို့ရှိရင်ပူဇော်တဲ့ပူဇော်ထိုက်တော့ပုဂ္ဂိုလ်ကိုပူဇော်ခြင်းဒီကြီးပွားရကြီးပွားကြောင်းအောင်မြင်ရအောင်မြင်ကြောင်းပြည့်စုံကြောင်းနော်အဲ့လိုအဓိပ္ပာယ်မျိုးနဲ့ဆင်းရဲကြည့်ပါနော်အဲ့ဒါဆိုပို့ပြီးတော့အဓိပ္ပာယ်ရှင်းသွားတယ်နော်အဲ့တော့ပူဇော်တဲ့ပူဇော်ထိုက်တယ်ဆိုတာကယနာ၃ပါးလည်းပါပါတယ်နော်ဆီယာမိပါးလည်းပါပါတယ်ဒါတော့အများသိသိသားပဲနော်အဲ့တော့ပူဇော်တာကတော့ဘယ်နှမျိုးရှိတယ်လဲလူတန်းချင်းအချင်းလည်းပူဇော်တယ်နော်ဒီမှာဖရာတရားတန်ခါဆိုရင်တော့လိုအပ်တဲ့သုံးသင်္ကန်းကြောင်းစီပစ္စည်းလေးပါလူတန်းပြီးပူဇော်တယ်နော်ရှစ်ခိုးဥချပြီးတော့လည်းပဲပူဇော်တယ်နော်ခီးဥကြူပြီးတော့လည်းပဲပူဇော်တယ်ဆိုတဲ့အသေးသေးရှိပါတယ်နော်ပြီးတော့ဒုံတိတ်ခါကိုအသိအမှတ်ပြုတာလည်းပူဇော်တာပါပဲနော်ပြီးတော့အစုံအမကိုလိုက်နာတာလည်းပဲပူဇော်တာပါပဲနော်ဒါပူဇော်တဲ့နည်းတွေအများကြီးရှိပါတယ်ပြီးတော့မဘုရားကိုပူဇော်ရဲ့ဆိုရင်တက်တော်ထင်ရှားဘုရားရှိတယ်ဆိုရင်သုံးကပ်မယ်တင်ငန်းကပ်လှူမယ်ကျောင်းဆောက်ပြီးတော့လှူမယ်ဒါပူဇော်တာပဲနော်ဝေယဝတ်္တကိုကြည့်ဦးငယ်ပြုစုပေးမယ်အဲအဆုံးမဩဝါဒကိုလည်းပဲလိုက်နာကျင့်သုံးပြီးတော့ပူဇော်မယ်အခုတက်တော်ထင်ရှားနဲ့ဆိုဘုရားမရှိတော့တဲ့အခါမှာရုပ်ပွားဆင်းတို့တော်တွေကိုပဲဘုရားရဲ့ကိုစားလို့သဘောထားတာနော်ဘုရားအစ်စ်တော်မဟုတ်ဘူးနော်ဒီဘောဆင်းလို့ဆိုတာဘုရားအစ်စ်တော့မဟုတ်ဘူးဘုရားရဲ့ကိုစားရည်မှန်းစရာဘုရားရဲ့ representation နော်ဥပမာကိုမိဘဓာတ်ပုံလေးရှိတယ်ဆိုတော့ဘုန်းကြီးများပြည့်တဲ့တရားကြီးတက္ကမကြီးတချို့ဆိုသူတို့အိမ်ကိုရောက်တော့ဘုရားရှင်ရဲ့ဘေးနာတောင်းလေးတနေရာမှာဘုရားရှင်နဲ့တော့အညီမဟုတ်ဘူးနည်းနည်းလေးနှိမ့်တယ်အဲ့ဒီမှာစင်လေးတစ်ခုလောက်ထားပြီးတော့အဲ့ဒီမှာအမေအဖေဓာတ်ပုံလေးချိန်ထားပြီးတော့အဲ့ဒီစင်လေးမှာဘုရားကိုစွန့်တော့ကတ်တယ်လို့ပဲအဲ့ဒီအမေအဖေကလည်းပဲစားစရာလေးတွေအဲ့လိုသွန်းတော့ကတ်လို့လေကတ်ထားတာတွေ့ကြရပါလေနော်ရေကွက်ကလေးလည်းတင်ထားတာတွေ့ကြရတယ်နော်အ ဘုန်းကြီးလည်းအဲ့ဒါကိုမြင်တော့စိတ်ထမှလည်းနည်းနည်းမြင်နေကြမဟုတ်တော့ထူးဆန်းတော့မေးပါလေအင်းရှင်တကကြီးဒကမကြီးတို့မေးပါလေအဲ့ဒါဘာလို့ထားတာလဲဆိုတော့အမေဖေကိုလည်းဘုရားကိုဆွံ့ကတ်တယ်လို့တဲ့အမေဖေကိုလည်းသမင်းဆွံ့တဘောဆွံ့ကတ်တဲ့တဘောမျိုးပေါ့နော်အဲ့လိုသမင်းဦးဖြားဖြားခူးပြီးတော့သွားပြီးတော့ပြေးထတာပါတဲ့ပြေးထတာပါဟင်းစားမှမဟုတ်ဘူးဆိုတော့သိတယ်နော်ဓာတ်ပုံကဘလို့စားမှာလဲနော်အဲ့တော့အဲ့ဒီဓာတ်ပုံကအမေဖေအစ်စ်လားဆိုတော့မဟုတ်ပါဘူးနော်ဓာတ်ပုံကစက္ကူမမအရေးထင်နေတာပဲအမေဖေအစ်စ်မဟုတ်ပါဘူးတို့တော့အမေဖေကိုစားဖြစ်ပါလေညီမှန်းစရာဖြစ်နေပါလေနော်အဲ့ဒါလိုပဲရုပ်ပွားခြင်းလို့ဆိုတာလည်းပဲဖះအစ်စ်မဟုတ်ပါဘူးတို့တော့ညီမှန်းစရာဖះရဲ့ကိုစားဖြစ်ပါလေကြောင့်အနောက်နိုင်ငံရောက်တဲ့အခါဘုန်းကြီးကိုခဏခဏမေးလို့ရှိတယ်ဘုရားဘာသာဝင်တွေကရုပ်ထုသင်းပြီးပြောတယ်ကိုယ်ွယ်တဲ့သူတွေလားတဲ့နော်idol လို့ခေါ်တယ် idol เนาะ idol လို့ခေါ်တယ်အဲ့ဒီရုပ်ပွားစင်းမှုတော်ကိုကိုယ်ွယ်တဲ့သူကို idol ကိုယ်ွယ်တဲ့အမှုအကျင့်ကိုเนาะ idolatry လို့ခေါ်ပါတယ်เนาะအဲ့တော့ Buddhism က idolatry လားဆိုမဟုတ်ဘူးလို့ဒါဖြစ်ရင်ဘာဖြစ်လို့ရုပ်ပွားစင်းမှုတော်တွေဥချတာလဲတဲ့တကယ်ဥချတာဒီရုပ်ပွားစင်းမှုတော်ကိုမဟုတ်ဘူးဒီရုပ်ပွားစင်းမှုတော်က representation ဖြစ်ပါတယ်လို့ကိုစားပြုထားတာဖြစ်ပါတယ်ဥမာလို့မင်းတို့နိုင်ငံမှာနိုင်ငံတော်အလံကိုအလေးပြုတာလုတ်တယ်မဟုတ်လားဟုတ်ပါတယ်တဲ့နိုင်ငံတော်အလံဆိုတာအဝတ်ကြီးမဟုတ်လားလို့အဝတ်စားကြီးတစားပဲအဲ့ဒီမှာအယောင်အမျိုးစုံနဲ့အယုတ်တွေရိုက်ထားတယ်နော်အဲ့တော့အဝတ်စားကြီးတစားမှာအယောင်တွေရိုက်အယောင်မျိုးစုံနဲ့အယုတ်ရိုက်ထားတာကြီးကိုမင်းတို့တရိတ်တစားကြီးအလေးပြုနေတာကြီးကဘာလို့လုပ်တာတော့ဒါနိုင်ငံကိုကိုစားပြုထားတာနော်နိုင်ငံတော်အလံကိုမလေးမစားလုပ်လို့ရှိရင်အင်တန်ကြီးမားတဲ့အပြစ်ဒဏ်ပေးလို့ရတယ်နော်အဲ့ဒါလိုပဲလို့ရုပ်ပွားစင်းလို့ဆိုတာဘုရားကိုကိုစားကြည့်တာကမလေးမစားမလို့ရဘူးလို့နော်အယုဒ္ဓေပြုရမယ်အဲ့တော့အခုခေတ်မှာဘုရားကိုဆွံ့တော်ကတ်တယ်နော်မန်းနေပါတယ်လည်းပဲကတ်တယ်စီမီတွေကတ်တယ်အမွေနန္ဒာတွေလည်းပဲအမွေတန်တွေရှုပ်ပြီးတော့ပူဇော်တယ်နော်စိတ်ခိုးဥချပြီးတော့ပူဇော်တယ်ဟိုအဆုံးမအော်ဒါကိုလည်းပဲလိုက်နာပြီးတော့ပူဇော်တယ်နော်အဲ့ဒါလိုလှုပ်ချင်းဟာကိုယ့်အတွက်ကိုယ့်ရဲ့စိတ်ထားကိုပူပြီးတော့မြင့်မြတ်သွားစေနော်ကောင်းသွားစေကိုယ်အကျင့်တိလောက်ကလည်းပဲပို့ပြီးတော့ကောင်းသွားစီတယ်เนาะအဲ့တော့ဒီကြီးမျိုးထိုက်တဲ့ဂုံပြုတ်ထိုက်တဲ့အကျင့်တိလောက်เนาะတိလသမารိပညာရှိတဲ့မြင့်မားတဲ့ပုဂ္ဂိုလ်ရဲ့ဂုံကြီးစုကိုသိနိုင်တယ်ဆိုတဲ့အဋ္ဌဉာဏ်ကိုကတော်တော်မြင့်တယ်เนาะလူတိုင်းမသိနိုင်ဘူးเนาะဘုရားတရားတန်ခါရဟန္တာသုံးပါးရဲ့ဂုံကြီးစုကိုလူတိုင်းမသိနိုင်ဘူးသိနိုင်တယ်ဆိုတဲ့ကောကတော်တော်ကိုစိတ်ထားကမြင့်နေပြီအသိဉာဏ်တော်တော်မြင့်နေပြီလို့ပြောလို့ရတယ်နော်အဲတော့အဲ့လိုပုဂ္ဂိုလ်ကဘုရားတရားသံဃာနဲ့ပတ်သက်ပြီးတော့ဝေယဝိသလုပ်တယ်ပူဇော်တယ်နော်ဘုရားဟောတဲ့အစိုးမအဝါဒါတွေကိုလိုက်နာကျင့်သုံးတယ်ဆိုရင်ဒါသူ့အတွက်ကြီးပွားရာကြီးပွားချောင်ဖြစ်ပါတယ်နော်ထို့သူပဲမိဘစကားကိုနာခံတဲ့မိဘကိုဝတ်ကျူးဝင်ပြည့်စုံတယ်နော်အဲ့လိုဆိုရင်လည်းပဲဒါသူ့အတွက်ကြီးပွားရာကြီးပွားချောင်နော်ဆရာသမားကလည်းပဲယူသေးတယ်လေးစားတယ်နော်ဆရာသမားရဲ့စကားကိုလည်းနားခံတယ်မှတ်သားတယ်ဆရာသမားအတွက်ကိုကတ်နေတဲ့နီးနယ်ပေါ့နော်ပစ္စည်းဥစ္စာဖြစ်ဖြစ်စားစရာဝတ်စရာပဲဖြစ်ဖြစ်သူကိုပေးကမ်းတယ်လှူဒါန်းတယ်ပတော့တယ်နော်ဆိုရင်လည်းဒါသူ့စိတ်ထားကိုမြင်သွားစေတဲ့ကိစ္စဖြစ်တယ်ကြီးပွားရာကြီးပွားကြောင်ဖြစ်ပါတယ်နော်အဲ့တော့ဒါကတော့တိတ်ခက်ခက်ခက်ခက်ရှင်းပြနေကြမလို့ဒါလောက်ပြောရင်ကိုသဘောပေါက်နေပြီနော်ဒါပေမဲ့အဲ့ဒါကိုပဲဘုန်းကြီးကတခါချဲ့ပြီးတော့တွေးပြန်တယ်နော်တွေးတဲ့ခါမှာဘယ်လိုတွေးလဲဆိုတော့လူတိုင်းမှာကောင်းတဲ့အခက်အလက်ကလေးတွေဆိုတာရှိတယ်နော်ကောင်းတဲ့စိတ်ထားတွေရှိတယ်ကောင်းတဲ့အပြစ်မှုတွေရှိတယ်နော်ပြီးတော့သူများကောင်းတာတစ်ခုလုပ်နေတဲ့ခါမှာအဲ့ဒီကောင်းတာကိုအတိမတ်ပြုနိုင်တဲ့စိတ်ဟာဘယ်နဲ့စိတ်ဘယ်လိုစိတ်မျိုးဖြစ်မလဲကောင်းတဲ့စိတ်ဖြစ်နေတာပဲเนาะဒါကြောင့်အခုသူတပားတွေကုသကောင်းမှုပြုပြီးတော့အမျှဝေတဲ့ခါမှာဓာတုဓာတုဓာတုလို့ဆိုကြတယ်เนาะအတိပေကဘာလဲဆိုတော့ကောင်းလိုက်တာကောင်းလိုက်တာကောင်းလိုက်တာရိုးရိုးလေးနဲ့ပမာစကားနဲ့ပြောမယ်ဆိုเนาะကောင်းလိုက်တာအတိပေကဒါဝန်တာတာเนาะအတိမှန်ပြုလိုက်တာအဲ့တော့ကုသအမျှဝေတဲ့ခါမှာကိုကဝန်မြောက်ဝန်တာနဲ့ကောင်းလိုက်တာလို့ပြောလိုက်တာကို့အတွက်ဘာဖြစ်သွားလဲကုသိုလ်စိတ်ဖြစ်သွားတယ်ကုသိုလ်စိတ်ဖြစ်တာကိုပဲကုသိုလ်ရတာလို့ခေါ်တာเนา ကုသိုလ်ရတယ်ဆိုတာကြီးကလက်ထက်မှာကံလို့ရတာမှမဟုတ်ပဲနော်ကုသိုလ်စိတ်ဖြစ်လိုက်တာကိုပဲကုသိုလ်ရတယ်လို့အတိတ်ပဲကြောက်လိုက်တာနော်အဲ့တော့သူများကောင်းတာလို့တာကိုကိုကကောင်းတယ်လို့ပြောလိုက်တာကို့အတွက်အကျိုးမများဘူးလားအကျိုးများသွားပြီနော်ကြီးပွားရကြီးပွားကြောင်မဖြစ်ဘူးလားဖြစ်သွားပြီနော်အဲ့တော့သူများကကုသိုလ်ကောင်းမှုလုပ်နေတာကိုကိုကဘေးကနေကြည့်ပြီးတော့မနာလိုဝင်သူတဲ့စိတ်ဖြစ်တော့အလကားပါအဲ့လိုပြောလိုက်ရင်မနဲ့နေမလဲအကုသိုလ်ဖြစ်နေပြီနော်အဲ့လိုစိတ်ဖြစ်နေကိုယ့်အတွက်ကြီးပွားရကြီးပွားကြောင်ဖြစ်ပါမလားမဖြစ်နိုင်ဘူးဒါကြောင့်ဘယ်သူပဲလှုပ်လှုပ်ကောင်းတာလုပ်နေတာကိုမြင်လို့ရှိရင်အတိမပြတ်တဲ့သူဟာကြီးပွားတဲ့သူဖြစ်နေဘယ်သူဖြစ်ဖြစ်နော်ဒါအကန့်အသတ်မရှိဘူးနော်ဘယ်သူဖြစ်ဖြစ်ကောင်းတာတစ်ခုလုပ်နေတာကိုကိုကမြင်ရသိရကြားရတဲ့အခါမှာဒါဟာကောင်းပါလေနော်အဲ့ဒါကိုဝုံးမြဝန်းတာစိတ်ထဲမှာအတိမှန်ပြလိုက်တယ်ဆိုရင်ဒါကိုယ့်အတွက်ကြီးပွားရာကြီးပွားကြောင်ဖြစ်သွားပြီ။အဲ့တော့သူများကောင်းတာလုပ်နေတာကိုကိုကအတိမှန်မပြဘူး။ဝမ်းမတာနိုင်ဘူး။အဲ့ဒါကိုပဲကိုကကြည့်ရဲ့နေ။အဲစောင်းမြောင်းပြတော့သူ့ကိုပြောမယ်ဆိုရင်ကိုယ့်ရဲ့တိုးတက်ရတိုးတက်ကြောင်ကြီးပွားရာကြီးပွားကြောင်ကိုကိုကကိုပိတ်ပင်တားဆီးဖြက်ဆီးလိုက်တယ်လို့ဖြစ်သွားပြီ။ဟုတ်ဒါကြောင့်ကို့ဘဝမှာအောင်မြင်ရင်လည်းကြီးပွားခြင်းနဲ့ဆိုရင်သူများကောင်းတာလုပ်တာလေးတွေကိုကြည့်ပြီးတော့အတိမှန်ပြပါနော်အတိမတ်ပြုနေတဲ့စိတ်ကအင်တာမြင့်မားတဲ့စိတ်ဖြစ်ပါလေအရှင်းတန်းမြင့်တဲ့စိတ်ဖြစ်ပါလေနော်အတိမတ်မပြုနိုင်တဲ့စိတ်ကမိမ့်ကြတဲ့စိတ်ဖြစ်နေပါလေသဘောဆိုတာစိတ်နဲ့တန်းတယ်လို့ဖြစ်မှာပါနော်မြင့်မားတဲ့စိတ်ဖြစ်နေတဲ့လူဟာသူစိတ်နဲ့တန်းတယ်လို့ပဲသူဘောဟာမြင့်မားလာမှာပါအဲ့တော့သူများလုံနေတာကိုကောင်းတာတော့မကြက်ရဲ့နေဖို့အပြစ်မတင်နေဖို့အင်တာရေးကြည့်တယ်နော်ဒါကိုလေဘုန်းကြီးစိတ်ပညာရှိသောကနေလည်းအများကြီးကြည့်ပါတယ်နော်ကိုကိုကလည်းတိထားကြည့်တယ်သူများကောင်းတာတစ်ခုလုပ်နေတာကိုကိုကမနာလိုတဲ့စိတ်နဲ့ပဲဖြစ်ဖြစ်နော်တခါကလေအကောင်းမပြောဘဲနဲ့နေနေလို့ရှိရင်ကိုကိုတိုင်အဲ့ဒီဟာကိုလုပ်လို့မရတော့ဘူးဥပမာသူများတရားထိုင်နေတာမြင်ရတယ်ဆိုပါတော့နေတဲ့အခါမှာအလကားပါသူများမတော့ထိုင်တာအလုံးမလုပ်ချင်လို့ပြင်းလို့နော်တချို့အဲ့လိုပြောတာကြားရတယ်တကယ်ကြားဘူးပါလေနော်အဲအလကားအလုပ်မလုပ်ချင်လို့ကြီးနေတယ်ပဲတရားသွားထိုင်နေတာပါအပြစ်တင်တယ်အဲ့လိုအပြစ်တင်တဲ့လူကသူကိုယ်တိုင်ပေါ့မလုပ်ဖြစ်တော့ဘူးအဲ့ဒီအလုပ်ကိုသူလုပ်လို့မရတော့ဘူးသူကိုယ်တိုင်အပြစ်တင်နေတဲ့ကိစ္စကြီးတခုသူကိုယ်တိုင်ဘယ်လိုလုပ်လို့ဖြစ်တော့မလဲဒါသူ့လမ်းသူပိတ်လိုက်ပြီနော်ဒါကြောင့်သူများကောင်းတာကိုအပြစ်မတင်မိဖို့အင်မတန်အရေးကြီးပါတယ်လူဆိုတာဘယ်သူမှအပြစ်လုံးလုံးကင်းတဲ့လူရဲ့လို့မရှိပါဘူး perfect ဖြစ်တဲ့လူရဲ့လို့မရှိပါဘူးနော်သူ့မှာတခါတလေသူမကောင်းတာမသိတော့တာလုပ်မိတဲ့ခါလဲရှိရင်ရှိမယ်နော်အဲ့ဒါဒကန္တထားလိုက်ပါနော်ကောင်းတာလုပ်တာမြင်တော့အမြဲတမ်းအတိမတ်ပြတ်တဲ့စိတ်ရှိဖို့လိုပါတယ်အဲ့လိုလူဟာနော်သူများကောင်းတာကိုအတိမတ်များပြည့်လို့ရှိရင်ဒါလည်းပဲရိုးရိုးသားသားပဲနော်လိန်ညာတာမဟုတ်ဘူးဟန်ဆောင်တာမဟုတ်ဘူးတကယ်စိတ်ပါလက်ပါအတိမတ်ပြည့်တယ်ဆိုရင်အဲ့ဒီလိုလူကိုသူ့ပောင်းခြင်းရလူတွေကဘယ်လိုသဘောထားမလဲဘုရားချစ်ခင်ပါပဲနော်သူများကောင်းတာကိုရိုးရိုးသားသားတက်လိုက်နေတဲ့အတိမတ်ပြတ်တဲ့လူမုန်းတဲ့လူရှိမလားလို့ရှိရင်တော့တော်တော်အာဝန်စရာပဲလို့ပြောရမှာပဲနော်အဲ့တော့ကိုကောင်းတာလုပ်တာကိုသိတဲ့လူကြောက်ကအဲ့ဒါကိုအတိမတ်ပြတယ်လို့ကြားရရင်ကိုယ်စိတ်ကမှမနဲ့နေဘူးအဲ့ဒီလူကိုခင်တဲ့စိတ်ဖြစ်တာပဲနော်စိတ်ချမ်းသာတယ်ပျော်သွားတယ်အဲ့လူခင်တော့ဩအဲ့ဒီလူဟာငါကောင်းတာလေးလုပ်တာကိုသူသိရတော့သူဦးမြဝန်းတာအတိမှန်ပြုတ်လိုက်တယ်ဆိုတော့ကိုကပါသူ့ကိုခင်သွားရောနော်အဲ့တော့ကောင်းတာကိုအတိမှန်ပြုတ်တတ်တဲ့လူမှာဖြစ်တဲ့ဒီခင်တဲ့ဒီမိတ်ဆွေကောင်းတွေပေါများလိမ့်မယ်နော်မိတ်ဆွေကောင်းပေါများရင်ကို့ဘဝမှာအဆင်ပြေမလားမပြေဘူးလားအဆင်ပြေမယ်နော်ကို့မှာအခက်အခဲရှိလာရင်ကိုညီမဲ့သူတွေအများကြီးရှိမယ်အဲ့လိုဆိုရင်အောင်မြင်ဖို့ရရောအောင်မြင်ဖို့များပါတယ်နော်ကြောင့်သူတို့ဘာကိုကြည့်ရတဲ့သူဟာအောင်မြင်မှုပလားလားသိမရှိဘူး။နော်သူတို့ဘာကောင်းတာလုပ်တာကိုအသိမှပြုတတ်တဲ့သူ၊ဂုံပြုတတ်တဲ့သူ၊ချီးမွမ်းတတ်တဲ့သူဟာအောင်မြင်တဲ့သူဖြစ်မယ်။အဲ့ဒီလိုလေးပဲနဲ့စဉ်းစားလိုက်ပါနော်။ဒါကြောင့်အောင်မြင်ခြင်းကြီးပွားခြင်းသူတို့ဘာအပြစ်ကိုရှားပြတော့မကြည့်ရပါနဲ့။သူတို့ဘာကောင်းတာလေးတွေကိုရှားရှားပြတော့ချီးမွမ်းပါ။နော်။အေးအခုအချိန်ဘယ်လောက်လောက်ရှိသွားလဲ။ဒါတော့တနအီကွဲတော့အချိန်ကုန်သွားပြီနော်။ဘုန်းကြီးကဆက်ပြောနေတော့နဲ့ဆုံးမှာမဟုတ်ဘူး။ နော်အဲ့တော့တရားဓမ္မကြီးလက်ထိုင်ရတာညောင်းနေရင်တော့တက်တာလို့ပြင်ပြီးတော့ထိုင်ရပါနော်တခါတလေမှဒီလိုပြိတ္တတရားဓမ္မအများဟူတနေရာထဲမှာတစုတဝေးတယ်တည့်ရကျွမ်းရတာဆိုတော့ဘုန်းကြီးကလည်းတခါတည်းနဲ့အများကြီးပြောလိုက်တယ်။ဘုန အဲတချို့လဲကိစ္စတွေရှိလို့သွားစရာရှိတဲ့လူတွေလည်းရှိမှာပါပဲနော်ကိုယ်ကိစ္စနဲ့ကိုယ်အရေးကြီးတဲ့ကိစ္စတွေရှိတဲ့သူဟာသွားရင်းလို့ရှိရင်အာမနာပါနဲ့လို့နော်အေးကိုယ်ကြောင့်ကိုယ်တည်ဆုံးပဲသွားနိုင်ပါလေနော်ဘုန်းကြီးကတော့ကြုံတုံးတော့ပြောလိုက်အောင်မယ်နော်နောက်တစ်ခါကြုံဖို့ဆိုတာမပြောနိုင်ဘူးဘယ်တော့လဲဆိုတာနော်အဲ့တော့ညောင်းနေတဲ့သူတွေကတော့ပြင်ပြီးတော့တက်တာဒီလိုထိုင်လိုက်ကြပါနော်နောက်တစ်ခုပြောချင်တာကဘုန်းကြီးအမတန်နှစ်သက်တဲ့နောက်ထပ်တရားလေးတစ်ပုဒ်ပဲနော်ဘုရားဟောတဲ့တရားတော်တွေမှာဘုန်းကြီးအမတန်နှစ်သက်တဲ့တရားတွေအများကြီးရှိပါတယ်အဲ့ဒီမှာအလုံးအလုံးနှစ်သက်တဲ့တရားတစ်ပုဒ်ရှိပါသေးတယ်ပါဠိလိုဂါထာလေးလည်းအရင်ဆိုလိုက်အောင်နော်ကြားဘူးတဲ့သူတွေများမှာပါအတ္တဟိအဲဟုတ်ပြီနော်အတ္တိအတ္တနောနာတော့နော်အဲ့တော့အတိပေးရပါတဲ့တော့မိမိဒီသာရင်မိမိရဲ့ကိုယ်ခွေရာအားထားရာဖြစ်ပါတယ်တဲ့နော်အဲ့တော့ဒီစကားကိုဘုန်းကြီးအင်္ဂါနှစ်သက်တယ်နော်ဒုတိယပိုက်ကပါတဲ့တော့ကောဟိနာထောပရောတိယာသူတစ်ပါးဒီမိမိဒီကိုယ်ပေါ်ရာအားထရာအဘယ်မှာဖြစ်နိုင်အံ့နီးတဲ့နော်ဟုတ်တော့တတိယအပိုက်ကအတနာဟိတုဒံတေနနာထံလပတိဒုံလပံဒါတော့တတိယနဲ့သရုဒ္ဓငခုစလုံးပေါင်းပြီးတော့ပြောလိုက်တာပါနော်အဲမိမိကိုယ်ကိုယ်စားရင်ကောင်းစွာတွင်တွင်ဆုံးမခြင်းအားဖြင့်ရနိုင်ခဲ့သောကိုယ်ပေါ်ရာအားထရာကိုရဤနော်အဲ့လိုအဓိပ္ပာယ်ပေါက်တယ်နော်အဲ့တော့ငယ်ငယ်တုန်းကဒီတရားလေးကိုစပြီးတော့ဖတ်ရတော့အလုံးအလုံးသဘောကျပါတယ်နော်အတ္တဟိအတ္တနောနာထောမိမိဒီကြလင်မိမိရဲ့ကိုယ်ပေါ်ရာအားထရာဆိုတာလေးအလုံးအလုံးသဘောကျအဲ့လိုဖတ်ပြီးတော့ဘယ်လိုတွေးလဲဆိုတော့ငါမသူမအာမကိုတော့ဘူးနော်နည်းနည်းတော့မာနကြီးကြီးနဲ့တွေးပလိုက်တာပဲနော်တကယ်တမ်းကျတော့အဲ့လိုနေလို့ရပါမလားဆိုတော့စောင့်နေရေးအတွက်တော့သူတစ်ပါးကိုအားကိုးနေရတာဆိုတာငယ်တဲ့ဒီမှာရှိတာပဲနော်မိဘကိုအားကိုးရတယ်ပညာရေးနဲ့ပတ်သက်ပြီးတော့လည်းဆရာသမားတွေအားကိုးရပါလေကိုယ့်အသင်ပြင်းတဲ့သူမရှိရောနဲ့လည်းဖြစ်ပါမလားနော်သူတို့အားမကိုးလို့ဖြစ်ပါမလားမဖြစ်ပါဘူးနော်အဲ့တော့မာနကြီးကြီးနဲ့ငါတို့မှအားမကိုးဘူးလို့တွေးပေမဲ့တကယ်တော့မရပါဘူးကိုမာနာလေးကိုနည်းနည်းလေးတော့ပြန်ချလိုက်ရသေးတယ်။ခဏတော့နေလိုက်ဦးမယ်လေ။နော်။ခဏတော့သူတို့အားကိုးလိုက်ဦးမယ်။အဲ့တော့ငယ်ရဲ့စင်မှာကိုကဘာမှမသိသေးတဲ့ရွယ်ဘာမှမလုပ်တတ်သေးတဲ့ရွယ်မှာမိဘဆရာသမားကိုຢາກနှုံးပြီးမိဘလောက်အားကိုးရပါတယ်နော်။အဲ့တော့သူတို့ကိုကျေးဇူးမတင်တာတော့မဟုတ်ပါဘူး။သို့တော့လူရဲ့သဘာဝကိုကတစ်ဖြည်းဖြည်းအသက်ကြီးလာရင်သူတော်ဘာမှမိကုမှုအာကုမှုဟာနည်းနည်းတော့ရှော့ရှော့ရှော့ရှော့သွားရမှာပဲနော်မရှော့လို့မဖြစ်ဘူးနောက်ဆုံးတော့ကိုယ့်ကိုယ်ကိုအာကုရမှာပဲဒီနေ့ကျရင်ကိုမိဘကကိုယ်ပြန်အာကုရမှာကိုယ်ငယ်တော့သူတို့အာကုခဲ့တာနော်ပြီးတော့သူတို့အိုတဲ့ခါကျတော့ကိုယ့်ကိုယ်သူတို့ကပြန်အာကုရမှာနော်အဲ့တော့တစ်လက်စီပြန်ဖြစ်ရအောင်ပါပဲအဲ့လိုအဲ့တော့အတ္တဟိအတ္တနောနာထောကောဟိနာထောပရောတိယာဆိုတာလေးဖတ်ပြတော့အဲ့လိုပဲအမျိုးမျိုးလှည့်ပြီးတော့ဒီတယ်ဒီအဓိပ္ပာယ်ကဘာလဲဘာကိုဆုလို့တာလဲဒ တကယ်တမ်းလူလောကမှာတယောက်ကိုတယောက်အားကိုလို့မရတော့ဘူးလားအားမကိုတင်တော့ဘူးလားအဲ့ဒါဖြစ်ကောဖြစ်နိုင်သလားလို့တွေးကြည့်တော့မရပါဘူးနော်လောကီစာဝနေကြီးနဲ့ပတ်သက်ပြီးတော့တယောက်ကိုတယောက်အားကိုနေရပါလေနော်မကြမ်းမမှဖြစ်ရင်ပေါ့အားကိုရပါလေနော်အားမကိုကိုယ်ပြည့်စုံတဲ့သူမရှိရင်ကိုယ်ကိုယ်တိုင်မကောင်းဘဲနဲ့လုပ်မယ်ဘုန်းကြီးတို့တခါနေမကောင်းဖြစ်ဘူးတုန်းကနေမကောင်းလို့တခါတည်းကိုလဲနေတာထကိုမထနိုင်တာနော်ရည်တော့ချင်တာရည်ဦးကိုမြင်နေရတယ်အဝေးကနေလှမ်းကြည့်နေတယ်ရည်ဦးနေရာကိုထသွားလို့မရဘူးနော်ရည်ဦးရည်ဒီနားလာပါအောင်လို့ပြောရမှဖြစ်နေတာရည်ခတ်တိုင်းနဲ့သူမရှိဘူးတဘာတဲ့တော်ရမနေနေဖျားနေတာငှက်ဖျားဖျားတာပါနော်ငှက်ဖျားဖျားပြတော့လဲဘုန်းကြီးကနည်းနည်းလေးအစာလည်းမကြည့်လို့ဖြစ်တော့အန်လည်းအန်တယ်အန်ပြီးတော့တတော်ကိုနှုံးပြီးတော့ထကိုမထနိုင်ဘူးကြမ်းမြင်ပါမှာတကယ်ကိုတုံးလုံးကြီးကိုအိတ်နေရတော့တာနော်အဲ့လိုခါမှာကြာကြာကပြည့်စုံတဲ့သူမရှိရင်တော့ဒုက္ခရောက်သွားနိုင်မှာနော်။နောက်တော့လည်းပြည့်စုံတဲ့သူရှိပါလေ။ဟုတ်ပြည့်စုံလိုက်လို့လည်းတဖြည်းဖြည်းနေကောင်းသွားပါလေ။အာကုရပါလေ။နော်။အဲ့တော့သူတစ်ပါးကိုအာကုလို့မရဘူးဆိုတာကဘယ်အပိုင်းကိုပြောတာလဲ။အပိုင်းကိုခွဲခြားပြီးစဉ်းစားရအောင်မယ်နော်။အဲ့တော့နေကောင်းနေတော့မှတော့ကိုယ့်လို့ကိုယ့်လို့ကိုယ့်ပဆံကိုယ်ရှာပေါ့နော်။ကိုယ့်ကိုယ်လွတ်လပ်လပ်အေးချမ်းရနေပေါ့။ဒါပေမဲ့နေမကောင်းဖြစ်တဲ့ခါမှာတော့ကြည့်စီမဲ့ဒီကြည့်ဖို့လိုရယ်နော်အဲ့လိုပဲကိုမတိလေးတာရှိတဲ့ခါမှာတော့ပြောပြရမယ်တင်သိမဲ့ဒီဆရာသမားလိုအပ်ပါတယ်အဲ့လိုနဲ့တဖြည်းဖြည်းအသက်ကြီးလာတော့ပညာဗဟုသပို့ပြီးတော့တိုးလာတဲ့ခါမှာနော်တရားလည်းပဲအားထုတ်တဲ့အလေးကျင်နေရတဲ့ခါမှာကိုစိတ်ကိုကိုပြန်ကြည့်တော့ဟိုအားငယ်တဲ့စိတ်ကတဖြည်းဖြည်းနည်းသွားတာတွေ့ရတယ်နော်အဲ့တော့လုတ်တက်တာတွေပုံများလာလေလေစိတ်ကပိုအားရှိလေလေနော်တိတာတွေပုံများလာလေလေစိတ်ကပိုအားရှိလေလေဖြစ်တော့အားငယ်တဲ့စိတ်နည်းသွားတယ်နော်အဲ့တော့အားငယ်တဲ့စိတ်နည်းသွားတာနဲ့ကိုပဲအလကားနေရင်တူတူအောင်မှာမိကိုချင်းစိတ်ကမရှိတော့ဘူးအကြောင်းရှိရင်တော့အကူကြီးတော့တောင်းမယ်နော်ဒါပေမဲ့ totally dependent ဖြစ်နေတာတော့မဟုတ်ဘူးအဲ့တော့ဘုန်းကြီးကစဉ်းစားတယ်တကယ်အကူကြီးလိုတဲ့အခါမှာမှလိုတဲ့လောက်ကလေးအကူကြီးတောင်းတာဟာဒါသူ့ကိုပုံပြီးတော့အားကိုးနေတဲ့အိဗယ်မဟုတ်ဘူး။နော်လူလောကလူတဘာဝအရအကူကြီးဆိုတာပေးတဲ့ခါလဲပေးရမယ်တောင်းတဲ့ခါလဲတောင်းရမှာပဲနော်။ကိုကိုတိုင်လုံနိုင်ပါလျက်နဲ့မလုပ်ပဲနဲ့သူတော်ကိုမှီခိုးနေတာကတော့မကောင်းဘူး။ဒီလိုတစ်ဖက်ကတွေးမိနော်။ပြီးပြီးတော့တနေ့တော့ကိုကိစ္စကိုလုပ်တဲ့အကျင့်လေးလေးကျင့်လုပ်ခဲ့ပါတယ်နော်။စာသူလည်းပဲလိုပဲကိုဟာကိုသာဝတိရှာပြော့ကိုတိကျနေအောင်ကိုကကိုပဲမင်းကမကဖတ်တယ်စဉ်းစားတယ်နော်ဟိုဒီမှာများသောအားဖြင့်တော့ပညာတတ်ပေါ်ရတဲ့လူတွေပဲများကြတာဆိုတော့တချို့စကားတွေပြောရင်အတိတ်တွေတောက်လောက်ပါတယ်နော်ဘုန်းကြီးတို့ငယ်တုန်းက peace yourself ဆိုတဲ့ခေါင်းစဉ်နဲ့စောက်တယ်အများကြီးရှိတယ်နော်အဲဘုန်းကြီးအဲ့လိုစောက်မျိုးဆိုသိကြတယ်အခုတော့ရှိသေးလားမသိဘူးအဲ့လိုစောက်တယ်တော့ကိုကိုကိုပြန်ပြီးတော့ပညာသင်တဲ့ပညာသင်မျိုးကိုသိတဲ့ဘောကြတယ်နော်မတိရှယ်ဆော့ကယ်ကူလတ်စ်တိရှယ်ဆော့မက်ကနစ်ကိုအဲ့လိုစောင်းမျိုးဆိုပါတော့အဲ့လိုစောက်တည်းရှာပြီးတော့ဖတ်တယ်ဖတ်ပြီးတော့ကိုယ့်အကူပြန်သင်တဲ့ဘောပါပဲနော်တော့အဲ့လိုကိုအားကိုကိုပြီးတော့ကိုပညာကိုကိုရှာနိုင်လိုက်တဲ့ခါကျတော့စိတ်ကပို့ပြီးတော့ရဲရင်လာတယ်ပို့ပြီးတော့တတ်သိရှိလာတယ်နော်အဲ့ဒါကိုသတိထားမိသိအားရှိပါကြောင့်ကိုအားကိုကိုးနိုင်တဲ့သူဟာအားငယ်တဲ့စိတ်နည်းသွားတယ်။အမှန်တအားရှိတယ်။နောက်တရားထုတ်တဲ့ခါကျတော့လည်းပဲဒီလိုပါပဲနော်။ဟိုတရားထုတ်ပေါ်ရနီးလန်းကိုတော့ဆရာတော်တွေကပေးပါတယ်။ဒါပေမဲ့ကိုကကိုတရားကိုကြိုးစားပြီးတော့အထုတ်တဲ့ခါမှာတဖြည်းဖြည်းနဲ့အထုတ်ရင်းနဲ့မှပဲအထုတ်တတ်လာပါတယ်နော်။နီးပေးရင်တက်တက်နဲ့အားမထုတ်တတ်သေးဘူး။လုံရင်းလုံရင်းနဲ့မှပဲအလုတ်ကတင်ပါတယ်နော်။ဆရာတော်ကိုကကိုလည်းပဲမှားတဲ့ခါလဲမှားတယ်။မှားတာကိုလည်းသိပဲကိုအမှားကိုကိုပြင်းတယ်ဒီလိုပြင်းပြင်းနဲ့တရားထုတ်တက်လာတော့တရားထုတ်ရတာကြာလေလွယ်လေဖြစ်လာတယ်နော်ကြာလေလေဖြစ်လာတော့စိတ်ကပုတ်ပုတ်ကြည်လင်အေးချမ်းလာတယ်ခိုင်မာလာတယ်ရင့်ကျက်လာတယ်အခုနောက်တော့လောကီပညာဗဟုသတွေပြေဝလာတဲ့ခါမှာအားရှိတဲ့စိတ်ဖြစ်တယ်နော်ဥပမာစကားပုံသိမင်းလို့သိရစကားတစ်ခုတော့ရှိတယ် knowledge is power နော်ဆို knowledge is power ဆိုတာပညာဗဟုသဆိုတာကသောအားတမျိုးဖြစ်ပါလေစိတ်ကိုအင်တန်အားရှိစေတယ်နော်အလုတ်အမျိုးမျိုးလုတ်တက်တယ်ဆိုလည်းပဲဒါလည်းပဲအင်တန်အားရှိပါလေမှန်ပါတယ်နော်ဒါပေမဲ့တရားထုတ်ပြီးတော့စိတ်ကရင့်ကျက်လာတဲ့အခါစိတ်ကအေးချမ်းလာတဲ့အခါကြည့်တော့ အဲ့ဒီစိတ်ကမှတကယ်လွတ်လပ်ပြီးတော့အေးချမ်းပြီးတော့တကယ်အားရှိနေတဲ့စိတ်ဆိုတာကိုတွေ့ရတယ်။အဲ့ဒီစိတ်ကသူတော်မှမိခုံမှုမရှိတဲ့စိတ်ဖြစ်နေတာကိုတွေ့ရတယ်နော်။ဘာကူမှမိခုံမှုမရှိတဲ့စိတ်ဖြစ်နေတွေ့ရတယ်နော်။အခုတာမန်ရှင်နေမှာဆိုရင်တော့ဟိုပြင်ပယုတ်ဝတ္ထုအမျိုးမျိုးကိုမိခိုးတဲ့စိတ်တွေဖြစ်နေတယ်နော်။ငင်းရမှာစိတ်ချမ်းသာတယ်၊ကြားမှာစိတ်ချမ်းသာတယ်၊စားမှာစိတ်ချမ်းသာတယ်၊ဝတ်ရမှာစိတ်ချမ်းသာတယ်၊စသဖြင့်ဒီလိုတွေမိခုံမှုတွေအများကြီးရှိတယ်နော်။တရားထုတ်လို့စိတ်ကြည်လင်အေးချမ်းတန့်ရှင်းနေတဲ့အခါမှာရင်ကျင်တဲ့စိတ်လည်းမရှိဘူးကြားကျင်တဲ့စိတ်လည်းမရှိဘူးဘာမှလိုချင်တဲ့စိတ်လည်းမရှိဘူးနော်အဲ့လိုဘာကူမှလိုချင်မမောပြတာတဲ့စိတ်မရှိဘာကူမှမိခိုနေတဲ့စိတ်မရှိတဲ့ခါမှာတကယ်မိခိုမှုကျင်းနေတဲ့ independent ဖြစ်နေတဲ့စိတ်ကိုတွေ့ရတယ်နော်စိတ်ကတကယ်ကို free ဖြစ်နေတယ် independent ဖြစ်နေတယ်ဘာကူမှမိခိုတဲ့စိတ်မရှိဘူးနော်အဲ့ဒီမိခိုတဲ့စိတ်မရှိတဲ့ခါမှာအဲ့ဒီစိတ်ကိုကြည့်တော့မှဒီစိတ်ကအမိခိုကျင်းနေတဲ့စိတ်ဖြစ်နေပါလားလို့မြင်ရတယ်နော်မြင်ရတော့အဲ့ဒီစိတ်ကသိအားရှိတာပဲဆိုတော့အတ္တဟိအတ္တနောနာထောဆိုတာကိုတစ်ခါပြန်စဉ်းစားကြည့်တော့မိမိဒီသာလင်းမိမိရဲ့ကိုယ်ပေါ်ရာအားထရာဆိုတော့အမှန်တော့ဘာကိုမှမိခုမှုမရှိတဲ့စိတ်ဒီသာလင်းကိုယ်ပေါ်ရာအားထရာလို့ပြောလို့ရတယ်နော်မိခုမှုကင်းနေတဲ့စိတ်ကကိုယ်ပေါ်ရာအားထရာဖြစ်တယ်အဲနောက်တစ်ပတ်မှာအတ္တနာဟိသုဒန္ဒိနာနော်မိမိကိုယ်ဝသာလင်းကောင်းစွာသုံးမခြင်းအပြင်နာထံလပတိတုံလပါရနိုင်ခဲ့သောကိုယ်ပေါ်ရာအားထားရအောင်ရဤဆိုတော့မိမိကိုယ်ကိုယ်သာလျှင်ကောင်းစွာသုံးမခြင်းဆိုတာဘယ်လိုနည်းနဲ့သုံးမှမှာလဲနော်ကိုယ်မကောင်းတာတစ်ခုခုလုပ်ရင်ငယ်တုန်းကတော့မိဘတွေကရိုက်တယ်နော်ကိုယ့်အကူမကောင်းတာတစ်ခုလုပ်ပြီးရင်ကိုယ့်ကိုယ်ဘယ်လိုသုံးမှမှာလဲတော့တချောင်းယူတော့ကိုယ်ကြောကိုနာနာနဲ့ရိုက်ဖို့ပဲလိုတော့တာပဲနော်အဲ့ဒီနည်းနဲ့သုံးမှလို့မရဘူးနော်ဒုက္ခနဲ့ရိုက်ယူတော့သုံးမှလို့ကမရနိုင်ဘူးဘလို့နည်းနဲ့ဆုံးမမလဲဆိုတော့ခုနလိုပဲဘုန်းကြီးကကဲ့ပြီးတော့တွေ့တဲ့ခါဘာတွေ့လဲဆိုတော့အဲ့ဒီကိုယ်စိတ်မှာဖြစ်လာတဲ့အကုသိုလ်စိတ်တွေနော်တနည်းအားဖြင့်နှီးကိုခြင်းတဲ့စိတ်တွေအားငယ်တဲ့စိတ်တွေအဲ့ဒီစိတ်တွေကိုပဲတိချာပြန်ကြည့်နေရတယ်နော်အဲ့တော့သူတစ်ပါးကိုနှီးကိုအားကိုပြော့နေတဲ့လူဟာတစ်ခါလေကြတော့သူတို့ကိုယ်တိုင်လုံနိုင်ရက်သားနဲ့မလုပ်ဘူးနော်မလုပ်တာကရှင်းလို့လဲပါတယ်တက်တာခိုးတဲ့သဘောလဲပါတယ်နော်တော့ပြင်းတဲ့လူတတခိုးတဲ့လူဟာတတော်အောင်မိခိုးရတဲ့ကြောင့်သူ့ရဲ့လွတ်လပ်မှုကဆုံးရှုံးတယ်။နော်။အဲ့တော့အဲ့လိုပြင်းနေတဲ့စိတ်တတခိုးနေတဲ့စိတ်ကစအိတ်ချာကြည့်တယ်။ဒီစိတ်ကဒါသူတော်အောင်မိခိုးတဲ့စိတ်ဖြစ်နေပြီ။ဒါကကောင်းရုပ်ပြည့်မဲ့စိတ်မဟုတ်ဘူး။နော်။ထို့သူပဲငြင်းရမှစိတ်ချမ်းသာမယ်၊ကြားရမှစိတ်ချမ်းသာမယ်ဆိုတဲ့စိတ်တွေဖြစ်နေတဲ့ကောင်မှအဲ့ဒီစိတ်ကိုပြန်ကြည့်တယ်။ဒီစိတ်ကငြင်းရတဲ့အာယုံမှမိခိုးတဲ့စိတ်ဖြစ်နေတယ်၊ကြားရတဲ့အာယုံမှမိခိုးတဲ့စိတ်ဖြစ်နေတယ်၊စားရတဲ့အာယုံမှမိခိုးတဲ့စိတ်ဖြစ်နေတယ်၊ဝတ်ရတဲ့အဝတ်ထဲအာယုံမှာမိခိုးတဲ့စိတ်ဖြစ်နေတယ်နော်တခြားတယောက်ကိုလည်းပဲမိခိုးတဲ့စိတ်တွေဖြစ်နေတယ်ဒီစိတ်တွေဖြစ်နေသေးတယ်ရတော့စိတ်ဆင်းရဲအောင်မှာပဲလို့နော်အဲ့လိုစိတ်တွေဖြစ်တဲ့အခါမှာသူ့ကိုယ်ပဲတေချာကြည့်ကြည့်ကြည့်နေတော့သူ့ပါများတော့သူ့ရဲ့အနတ္တသဘောကိုမြင်လာတာပဲနော်အကြောင်းရှိလို့ဖြစ်လာတဲ့လောဘစိတ်ဒေါသစိတ်မောဟစိတ်မာနစိတ်အိတ္တမစ္စရိယစိတ်တွေနော်ဒီလိုစိတ်တွေမြင်လာတယ်နော်လောဘစိတ်ကတော့မိခိုးမှုအများဆုံးပဲတခြားစိတ်တွေလည်းပဲမှန်တော့မိခိုးမှုရှိလို့သာဖြစ်ရတာနော်မိခိုးမှုမရှိဘဲနဲ့ကိလေသာမဖြစ်နိုင်ဘူး။အဲ့တော့အဲ့လိုပြင်ပတစ်ခုခုကိုမိခိုးမှုဖြစ်နေရတဲ့စိတ်ကိုကြည်ကြည်ကြည်ကြည်ပြီးတော့ကြည်ပါများတော့မိခိုးတဲ့စိတ်ကနည်းနည်းနည်းနည်းတော့မိခိုးမှုနည်းပြီးတော့လွတ်လပ်တဲ့အေဂျင့်စိတ်ဖြစ်လာတယ်နော်။အဲ့တော့ကိုယ့်ကိုယ်မိမိကိုယ်ကိုယ်သာလျှင်ကောင်းစွာတွင်တင်ဆုံးမခြင်းအပြင်ဆိုတဲ့အဓိပ္ပာယ်ကအမှန်တော့ကိုယ်စိတ်မှဖြစ်နေတဲ့စိတ်အမျိုးမျိုးကိုသိချမင်းအောင်ကြည်မှပဲဖြစ်နိုင်တယ်ကိုယ်ကိုယ်ကိုကောင်းစွာသုံးမတယ်ဆိုတာဒုံနဲ့ရိုက်ပြီးမှသုံးမလို့မှမရတာပဲနော်စိတ်မှဖြစ်နေတဲ့အဲ့လိုမသိတော့တဲ့စိတ်တွေကိုတခြားကြည့်ပြီးတော့ပြီးမှလွတ်လပ်သွားတာနော်အေးချမ်းသွားတာဟုတ်အဲ့လိုလွတ်လပ်တဲ့အေးချမ်းတဲ့စိတ်ကိုရမှပဲဒါမိခိုးစရာအားကိုးစရာတခုကိုရပြီလို့ပြောလို့ရတာနော်နောက်ဆုံးကြရင်တော့အကုန်လုံးပြောရင်တော့အချင်းချင်းတို့ပြောလိုက်တော့မယ်နော်အချင်းချင်းပြောမယ်ဆိုရင်တော့အထက်တမဲ့ရသွားပြီဆိုရင်အဲ့ဒါတကယ်ကိုအားကိုးစရာအစ်စ်အပြည့်အဝရသွားပြီလို့ဆိုရမှာပဲနော်အဲ့ဒီအစ်စ်ကိုမရသေးဘူးဆိုရင်တောင်မှကိုယ်စိတ်မှာဖြစ်နေတဲ့အဲ့လိုအားကိုးခြင်းနဲ့စိတ်တွေနော်လူကိုဖြစ်စီပစ္စည်းကိုဖြစ်စီဂုဏ်ပက္ခသနာကိုဖြစ်စီဘာကိုဖြစ်စီနော်အာယုံအားဘာကိုပဲဖြစ်စီမိကိုခြင်းနဲ့စိတ်တွေဖြစ်နေတဲ့ခါမှာအဲ့ဒီစိတ်ကိုကြီးနေတယ်ဆိုရင်ကိုပဲနည်းနည်းတော့လွတ်လပ်နေပြီနော်ဒါကြောင့်ကြီးနေတာတိနေတာကလွတ်လပ်တဲ့သဘောပါနေပါပြီနော်အဲ့တော့အနည်းဆုံးတော့အဲ့ဒီအဆင့်ကတော့အခုချက်ချင်းလို့အခုချက်ချင်းရနိုင်ပါတယ်လို့နော် အကြောင်းဟိုပြောကျင်တာတော့ကြံပြီးတယ်တို့တော့လဲနောက်တစ်ခေါက်ကြုံကြုံမှပဲပြောဖို့ချမ်းလိုက်တော့မယ်နော်အခုဒီကုန်းချုံနေနဲ့ဘာပြောကျင်လဲဆိုတော့မြတ်စွာဘုရားဟောကြားတော်မူတဲ့ဒီတရားတော်တွေအားလုံးကိုနော်ဘုန်းကြီးကကိုစိတ်ကူးရတယ်လို့တွေးတာပဲနော်တွေးကြည့်တဲ့အခါမှာဘုရားဟောတဲ့တရားတော်တွေကိုတကယ်ကျင့်သုံးမယ်ဆိုရင်တတိပဌံလေးပါးမပါဘဲနဲ့မဖြစ်နိုင်ဘူးဆိုတော့သွားတွေ့နော်အခုနအသေဝနာစဘာလနာပါဠိတာနဲ့စဒေဝနာပူဇာစပူဇနီယနာဆိုတာကအခုကတတိပဌံလေးပါးမပါဘဲနဲ့မဖြစ်ဘူးနော်အခုပြောသလိုပဲအတ္တဟိအတ္တနောနာထောသောဟိနာထောပရောတိယအတ္တနာဟိတုဒံဒေနနာထံလပတိဒုံလပံမိမိဒီဒါရင်မိမိရဲ့ကိုယ်ကိုယ်ရာအားထားရသူတစ်ပါးဒီမိမိရဲ့အကိုယ်ကိုယ်ရာအားထားရအဘယ်မှနေဖြစ်နိုင်ပါအာနိမိမိကိုယ်ကိုယ်သာလျှင်ကောင်းစွာဆုံးမခြင်းအချင်းရနိုင်ခဲ့သောကိုယ်ကိုယ်ရာအားထားရကိုရ၏ဆိုတာလည်းပဲသတိပဋ္ဌာန်၄ပါးကိုအာမထုတ်ပင်နဲ့မဖြစ်နိုင်ဘူးနော်အဲ့တော့ဘယ်တရားပဲဖတ်ဖတ်ဘုန်းကြီးတော့ဖတ်လိုက်တဲ့အချိန်စဉ်းစားကြည့်တဲ့ကောင်မှာသတိပဋ္ဌာန်မပါဘဲနဲ့ဒါတွေမဖြစ်နိုင်ဘူးဒါကြောင့်ဖះဟောတဲ့အဆုံးအမကိုတကယ်လက်နာအကျင့်သုံးမယ်ဆိုရင်မလုံမဖြစ်တာပါလဲဆိုတော့သတိပဋ္ဌာန်၄ပါးနော်ဒါကြောင့်သတိပဋ္ဌာန်၄ပါးကိုကိုအခုနည်းနည်းသိနည်းနည်းလုပ်ပါမများသိရင်မများလုပ်ပါအချိန်နည်းနည်းရရင်နည်းနည်းလုပ်ပါမများရရင်မများလုပ်ပါအချိန်ဆိုတာကတော့ယူတိုင်းရပါလေနော်သတိပဋ္ဌာန်၄ပါးဆိုတာအင်မတန် flexible ဖြစ်တယ်အင်မတန် adaptable ဖြစ်တယ်နော်အချိန်မျိုးလိုက်ပြီးတော့ကျင့်သုံးလို့ရတယ်နော်ဖះကအိမ်နေတုံးနဲ့အထုတ်လို့ရတယ်ခြံနေတုံးနဲ့အထုတ်လို့ရတယ်ရက်နေတုံးနဲ့အထုတ်လို့ရတယ်လမ်းသွားနေတုံးနဲ့အထုတ်လို့ရတယ်စားနေတုံးနဲ့အထုတ်လို့ရတယ်စကားပြောနေတုံးတောင်မှအထုတ်ပါတဲ့ဗာတိတိတမ္ပဇာနာကာရီဟောတိနော်စကားပြောနေစဉ်မှာတတိနဲ့ညာနဲ့ရှင်ပြောပြုတ်နေပါတဲ့တတိနဲ့ညာနဲ့ရှင်ပြောပြုတ်နေတယ်ဆိုရင်ကိုပဲဒါတရားအထုတ်တာပဲနော်အဲ့တော့အဲ့ဒါတော့အခြေအနေမကြီးအထုတ်လို့ရတယ်တရားကိုအထုတ်ဖို့အခြေမရှိဘူးလို့ပြောနေရင်ဒါတဘောမပေါက်သေးဘူးဆိုတဲ့အိပ်ပဲပါနေတယ်နော်အဲတော့အထုတ်ဖို့အချိန်မရှိတာမဟုတ်ပါဘူးအထုတ်ခြင်းဖြစ်ပါတယ်တဲ့နော်အကြောင်းသတိပဋ္ဌာန်၄ပါးကိုနားလည်သဘောပေါက်ပြီးတော့အချိန်ရသလောက်တတိယသလောက်တတိယတိုင်းတတိယတိုင်းအထုတ်ပြီးတော့နော်လူမိုက်နဲ့လည်းမပေါင်းတဲ့သူပညာရှိနဲ့လည်းပေါင်းတဲ့သူပူဇော်တဲ့ပူဇော်ထားတဲ့ပုဂ္ဂိုလ်လည်းပူဇော်နိုင်တဲ့သူနော်ကိုယ်ယဉ်သွင်းမှာပဲအားကိုးရာအစိတ်ကိုလည်းပဲရတဲ့သူတွေဖြစ်ကြပါစေ တချို့မေကုံမေးကျင်တဲ့လူတွေရှိတယ်လို့ပြောပါတယ်ရေးထားတဲ့မေကုံလေးတွေပြောပါဦးဟုတ်ရေးထားမှရှိနော်ဖတ်လိုက်တော့မေကုန်းနေရာတော့တော်တော်များနေတယ်เนาะအဲ့တော့အချိန်ဒီစစ်တီမဆိုရင်နောက်ထပ်အချိန်2နာရီလောက်တော့လိုမယ်ထင်ပါတယ်ဒီမေကုန်းတစ်ခုကိုအရင်ဆုံးဖြေလိုက်ဦးမယ်နော်ဆရာတော်ဘုရားသတိပဋ္ဌာန်တရား၄ပါးဤအနှစ်ချုပ်ကိုဟောကြားပေးပါနေ့စဉ်ကျင့်သုံးရမည့်တရားတစ်ခုကိုဟောကြားပေးပါသတိပဋ္ဌာန်တရားရဲ့အနှစ်ချုပ်ကဘာလဲဆိုတော့ဖြစ်နေတာကိုသိနေတာပါနော်အင်တန်ကျင်းပါလေအင်တန်ကျင်းပါလေနော်ကိုယ်ခန္ဓာမှာဖြစ်တာကိုယ်စိတ်မှာဖြစ်တာအဲဒီဖြစ်နေတာကိုသိနေတာပါပဲနော်ဒုတိယဒီမေကုန်းထဲမှာပါနေတာသတိတရားတစ်ခုကိုလက်ကင်ထားရုံနဲ့စိတ်ငြိမ်းချမှုကိုရနိုင်ပါမည်လားတဲ့ကိုယ်စိတ်မှာဖြစ်တဲ့မြောက်ကိုတကယ်သာပြည့်ပြည့်စုံစုံသိသွားရင်အဲ့ဒီသိတယ်ဆိုတာကအင်တန်လေးနဲ့တဲ့အသိဉာဏ်ဖြစ်ပါတယ်အဲ့ဒီအသိဉာဏ်ကစိတ်ကိုအေးချမ်းမှုပေးမှာပါနေ့စဉ်အချိန်တိုင်းဆရာရဲ့ဂုဏ်ကျေးဇူးတော်များကိုအဓိကအာယုံပြုနေနေပြုနေခြင်းအနိစ္စဒုက္ခအနတ္တတရားကိုအစဉ်မြဲအာယုံပြုခြင်းမေတ္တာဘာဝနာကိုအမြဲပွားများခြင်းတို့ဖြင့်မိတိအရာကိုအဓိကအာယုံပြုနေရပါမည်လေဆိုတာသီလပါတိဖရာတဲ့ဖရာကလည်းပဲနေ့စဉ်တော့အာယုံပြုသင့်ပါလေနော်အဲ့ဒါတော့လုံးဝခြံထားလို့မဖြစ်ပါဘူးမေတ္တာဘာဝနာဆိုတော့လည်းပဲနေ့စဉ်ပွားများသင့်တဲ့အရာဖြစ်ပါတယ်အဲ့ဒါကိုလည်းခြံထားလို့မဖြစ်ပါဘူး သို့တော့အများဆုံးလို့ရမှာကသတိပဋ္ဌာန်တရားဖြစ်ပါတယ်ဟုတ်သတိပဋ္ဌာန်တရားကိုပွားများကြည့်ပါပွားများလို့သတိရဲလာလေလေခဏခဏဘုရားရဲ့ဂုဏ်ကျေးဇူးကိုလက်လက်တည်းဟိုအာယုံပြည့်မြတ်တာဖြစ်သွားတာကိုလည်းတွေ့ရလိမ့်မယ်နော်ပြီးတော့သတိပဋ္ဌာန်တရားပွားများလို့စိတ်ကြည်ရင်အေးချမ်းတန့်ရှင်းလာလေလေအလိုအလျောက်မေတ္တာစိတ်လည်းဖြစ်လာလေလေပဲတမင်တကာမေတ္တာပွားနေစရာတော့မှမလိုတော့ဒီနေ့ကတခုကတော့စိတ်ဝင်စားစရာကောင်းပါလေစင်ကာပူတွင်တစ်ဖြေတရေပေါ်တဲ့24ပဋ္ဌာန်းရိုးရံတင့်မတင့်ဒီနေ့ကတော့တူတူပါပဲစင်ကူမှာတော်တော်ပဲတစ်ဖြေတရေပေါ်သလားဘုန်းကြီးရဲ့သဘောထားကိုပြောရမယ်ဆိုရင်เนาะဘုန်းကြီးရဲ့သဘောထားအမှန်ကိုပြောမှာเนาะဒါတော့ကိုကိုတိုင်လောက်တာကိုပဲပြောချင်ပါတယ်ဘုန်းကြီးနေတဲ့ပြင်မနာကနေရာကိုဘုန်းကြီးကိုတိုင်ပဲမဟာမြန်တော်ရကြောင်းလို့နေရာပိတ်ထားပါတယ်เนาะအရင်တုန်းကအဲ့ဒီနေရာကိုရှင်းလူတွေကဘယ်လိုခေါ်လဲဆိုတော့ပိုက်တူကုန်းလို့ခေါ်ပါတယ်နော်ရှိရမျိုးဟောင်းရွာဟောင်းရှိခဲ့တဲ့နေရာပဲအဲ့ဒါမှာတိုက်တူးထားတာလည်းတွေ့ပါတယ်နော်ရှိအုပ်ဟောင်းကြီးတွေအဖြတ်ကြီးတွေနဲ့တင်းကြီးတွေလည်းတွေ့ပါတယ်နော်နောက်တစ်ခုကအဲ့ဒီနေရာကတစ်ချိန်တုန်းက community နေခဲ့တဲ့နေရာဖြစ်ပြီးတော့လူတော်တော်များကိုအဲ့ဒီကုန်းပေါ်မှာတတ်ခဲ့ပါတယ်နော်အဲ့တော့တနည်းအားဖြင့်ဆိုရင်တော့လူသက်ကောင်းကြီးဖြစ်နေပါတယ်အဲ့ဒါကြောင့်လည်းအဲ့ဒီနေရာကိုဘယ်သူမှမလိုချင်ကြအောင်ဘယ်သူမှမတုံးကြအောင်ဘုန်းကြီးကတော်တော်မှလျှောက်သွားရင်းနဲ့အဲ့ဒီနေရာရောက်သွားတော့ဒီနေရာလေးကဟိုလူသူရောက်ပေါက်လဲအမတန်နဲတယ်အနည်းအပမှာလည်းပဲစမ်းရီထွက်တဲ့နေရာလည်းရှိတာမလို့နေမယ်ဆိုရင်အဆင်ပြေမယ်ဆိုပြီးတော့အဲ့ဒီနေရာလေးကိုရွေးပြီးတော့နေလိုက်ပါလေနေလိုက်တော့ဒကာတော်မတွေကဘယ်လိုခေါ်လဲဆိုတော့တိုက်သူကုန်းကြောင်းလို့ခေါ်ကြတယ်ဟုတ်ကြတော့ဘုန်းကြီးကဒီနာမည်တော့မခေါ်ပါနဲ့နော်ဒီနာမည်ကိုမကြိုက်ပါဘူးကြားရကောမကောင်းတိုက်တူကုန်းကြောင်းဆိုတော့အဲ့လိုဆိုရင်တော့တပည့်တို့ဒီနာမည်မခေါ်ရရင်အရှင်ပြနာမည်တစ်ခုပေးမှဖြစ်မယ်တဲ့အဲ့လိုဆိုရင်တော့ဘုန်းကြီးကတောကြီးကြီးဆိုအင်မတန်ကြိုက်ပါတယ်လို့အကြောင်းတောကြီးကြီးဆိုတဲ့အဓိပ္ပာယ်ပေါက်သွားအောင်မဟာမြန်လို့နာမည်ပေးမယ်လို့ပထမတော့မဟာဝုံလို့နာမည်ပေးခဲ့ပါတယ်မဟာဝဏဆိုတဲ့အဓိပ္ပာယ်ပါနော်ဘုရားလက်ထက်ကလည်းမဟာဝုံတော်ဆိုတာရှိပါတယ်ဒါပေမဲ့အဲ့ဒီဝုံဆိုတဲ့ဝဏဆိုတာကပါဠိစကားအော်မြန်မာစံတော်အောင်ပြင်လိုက်တော့တောလို့မြန်လို့ဆိုတာကမြန်မာအဓိပ္ပာယ်ပေါက်တာဘူးနော်ဒါကြောင့်ကဲမြန်မာစံစာမဲ့ပြင်လိုက်တော့မယ်မဟာမြန်ဆိုပြီးတော့ပြင်လိုက်တာပါဟုတ်အဲ့လိုမြင်လိုက်တာအဲ့ဒီနေရာဟာလူအများပြောကြတာတစ်သေးသေးအံတန်ပေါ်များပါတယ်တဲ့နော်အဲ့တော့ဘုန်းကြီးကိုလည်းဟိုတခြားမိတ်ဆွေဘုန်းကြီးတွေကိုတိုင်းကပြောတယ်နော်တန်ဃာတွေတင့်ပြတော့သရေရွတ်ပါကမွာဖတ်ပါအဲ့ဒီမှာရှိတဲ့မကောင်းဆိုးဝါးတွေကိုနှင်မှုပေါ့နော်တန်ဃာရဲ့မိဩဇာအာဏာနဲ့နှင်ပြစ်ပါအဲ့တော့ဘုန်းကြီးကဘယ်လိုပြောလဲဆိုတော့သူတို့ကအရင်နေတာငါနောက်မှလာနေတာနောက်မှလာနေတဲ့လူကအရင်နေတဲ့လူကိုနှင်ရမယ်ဆိုသိတ်တော့မကောင်းဘူးအဲ့တော့သူတို့လည်းနေငါလည်းနေပေါ့လို့ဒါဖြစ်ရမှာလဲမနှင်ဘူးလို့နော်အဲ့တော့ဘုန်းကြီးကမေတ္တာပို့ပြီးတော့နေတယ်တစ်ခါမှဒုက္ခမရောက်ခဲ့ပါဘူးဘုန်းကြီးတော်ရမှာနှစ်ပေါင်းများစွာနေတာတခုပဲဒုက္ခရောက်ခဲ့တယ်ငှက်ဖျားဖျားတာမွေကလည်းဘုန်းကြီးကိုတခါမှမပောက်ဘူးနော်ဘုန်းကြီးခေါင်းရင်းသားမှာတခါလေလာခွေးနေတယ်ကြောင်းပေါ်တက်လာတယ်မွေရှိတယ်တော်ရမှာဆိုတာမွေပေါ်ပါတယ်နော်ကြားရှိတယ်ဝက်ဝံနေရှိတယ်ဒီချွတ်နေရမှာနော်တခါမှဘယ်လိုသွားသွားမှဘုန်းကြီးကိုဒုက္ခမပေးခဲ့ဘူးတစီတည်းရဲ့အမှန်တန်ပေါ်ပါတယ်ဆိုတော့ဂျိုးပြူနာကနေရာမှာလည်းဘုန်းကြီးနေခဲ့ဖို့ပါတယ်ကြားချောင်းရွာနာမှာနော်အဲ့ဒီနေရာမှာလည်းပဲအရင်တုန်းက community နေသွားတဲ့နေရာပဲတိုက်ပွဲတွေအများကြီးဖြစ်ခဲ့တဲ့နေရာအဲ့ဒီနေရာမှာနေတော့လည်းပဲတခါမှဗာဘေးအန္တရာယ်မှမဖြစ်ခဲ့ပါဘူးเนาะအကြောင်းဘုန်းကြီးနားလည်တာကကြောက်ကြောက်နဲ့သူတို့ကိုနှင်ပြစ်ဖို့ဆိုတဲ့ရည်ရချက်ကဒေါသအပါနေပါတယ်เนาะအဲ့ဒါကြောင့်ဘုန်းကြီးကတော့ဒေါသနဲ့ဘာမှမလုပ်ချင်ဘူးเนาะအားလုံးကမေတ္တာပဲထားခြင်းပါတယ်အကြောင်းတစ်စီပဲဖြစ်ဖြစ်တရေပဲဖြစ်ဖြစ်ဘုန်းကြီးကတော့မေတ္တာပဲပို့ပါတယ်เนาะသူတို့လည်းလွတ်လွတ်လပ်လပ်အေးအေးချမ်းချမ်းနေကြပါစေကိုယ်တိုင်နဲ့အကူအညီပေးဖို့ပဲစဉ်းစားပါတယ်နော်သူတို့ဒုက္ခပေးဖို့မစဉ်းစားပါဘူးသူတို့မှနေစရာမဲ့ဥမဲ့အိမ်မဲ့ဖြစ်သွားရင်မနဲ့လောက်နော် သူတို့နေတဲ့နေရာမှာမနေရဘူးဆိုတော့နှင်းပလိုက်ရရင်မကောင်းပါဘူးเนาะအဲ့တော့အကြောင်းဘုန်းကြီးကတော့ဘယ်သူ့ကိုမှမကြောက်ဘူးတစ်သေးသေးလည်းမကြောက်ဘူးအဲ့တော့အဓိကကကိုကြောက်နေတဲ့ကိုစိတ်ကိုပဲကိုဘလို့နှင်းရမလဲဆိုတာစဉ်းစားပါเนาะအဲ့ဒီကြောက်နေတဲ့စိတ်ကိုပဲကြောက်အောင်တရားနဲ့ပဲပြုပြင်ပါလို့เนาะဆိုဒီနေရာမှာနှင်းလိုက်လည်းပဲနောက်တနေရာသွားရင်တွေ့ရအောင်မှာပါပဲเนาะတကယ်တော့တစ်သေးသေးမရှိတဲ့နေရာဆိုတာကမရှိပါဘူးတဲ့နော်စိတ်အစဘယ်ကလဲတဲ့အဲ့ဒီအဖြေတော့ခင်ဗျားမှာတော်တော်ကိုလွယ်ပါလေဘုန်းကြီးလည်းမသိပါဘူးအဲမိကွန်းနေတော့အများကြီးနည်းနည်းကြံသေးတယ်နော်အဲ့တော့အချိန်ကလည်းနည်းနည်းနည်းနေတဲ့အတွက်ကြောင့်တချို့မိကွန်းတွေကတော့နောက်တစ်ခါကြုံတဲ့ခါကျမှပဲဖြေပြရစီတော့လို့နော်
အောက်ထပ်မှာကျွန်တော်တို့အေးအေးများတိုက်ကြွေးနေပါတယ်။အောက်ဆင်းရင်းနဲ့လည်းအေးအေးများသုံးဆောင်နေပါတယ်။